တရားနာပိဋကမြားနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့ပြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2005ခုနှစ်ဧပြီလ24ရက်ရန်ကုန်မြို့ကြီးမြတ်နိုင်မြို့နယ်ကျောင်းကြီးလန်းကျောင်းကြီးကျောင်းတိုက်မဟာတကြမုဏိဗုဒ္ဓရုပ်ပါတော်မြတ်ကြီးကိမ္မဆံပြောတည်နှုံးတော်မူရာကန္နာကုတိတဆောင်တော်တွင်ဆင်းကျင်းပါတဲ့နေတဲ့ကုမင်္ဂလာနှစ်ဦးအဖွင့်ဓမ္မဒါနတရားအလှအမတဒါနဉာဏ်နိဗ္ဗာန်အလှဓမ္မတပင်မှာပရဟိတစိတ်တန်လို့အညီပေးထားတဲ့တရားတစ်ခုနဲ့ဓမ္မဒါနတရားအလှပေးလို့မှာဖြစ်ပါတယ်တရားလူရှင်အနေနဲ့တရားအလှမပေးလို့ခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဗျာရှင်ရဲ့အရဟံဂုဏ်တော်ပေါ်များခြင်းဖြင့်ရှိဦးစွာရှိခိုးပူဇော်ကြရအောင်အားလုံးမလဲဝချီထားပြီးတော့လိုက်ဆိုကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အတိပ္ပယ်၃မျိုး၁မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်ဥစဉ်တစ်ခေါက်တိုင်ပေးပြီးတိုင်း၃ခေါက်ညီညီညာညာပေါ်များကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံသိက္ခာယရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရင်ခေါ်လိုက်ယေသောဗျာရှင်ရေအရဟံဂုဏ်တော်ပေါ်များပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ဖိုင်တဲ့ဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်လာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစင်ကပါလေပရဟိတစိတ်ထလောကမှာလူအမျိုးမျိုးရှိပါတယ်တချို့ကကိုယ်အကျိုးပဲဆောင်ရွက်တယ်သူတစ်ပါးအကျိုးမဆောင်ရွက်ဘူးတချို့ကသူတစ်ပါးအကျိုးပဲဆောင်ရွက်တယ်ကိုယ်အကျိုးမဆောင်ရွက်ဘူးတချို့ကကိုယ်အကျိုးလည်းမဆောင်ရွက်ဘူးသူတစ်ပါးအကျိုးလည်းမဆောင်ရွက်ဘူးတချို့ကကိုယ်အကျိုးလည်းဆောင်ရွက်တယ်သူတစ်ပါးအကျိုးလည်းဆောင်ရွက်တယ်ပုဂ္ဂိုလ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒီပုဂ္ဂိုလ်၄မျိုးထဲမှာဘယ်ပုဂ္ဂိုလ်အမြတ်ဆုံးဖြစ်မလဲကိုကျိုးလဲဆောင်ရွက်တယ်သူတစ်ပါးကျိုးလဲဆောင်ရွက်တယ်အတ္တဟိတယောပရဟိတယောနှမျိုးလုံးလုံးတဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးပဲဘယ်ပုဂ္ဂိုလ်အညံ့ဆုံးလဲဆိုရင်ကိုကျိုးလဲမဆောင်ရွက်ဘူးသူတစ်ပါးကျိုးလဲမဆောင်ရွက်ဘူးအဲ့ဒီပုဂ္ဂိုလ်ကတော့အညံ့ဆုံးပဲအဲ့တော့ဒုတိယနေရာနဲ့တတိယနေရာလူဖို့ပဲကျန်တော့တာပေါ့ပုဂ္ဂိုလ်လေးမျိုးပြောမယ်ဆိုရင်ပထမဒန်းစားပုဂ္ဂိုလ်ဒုတိယဒန်းစားပုဂ္ဂိုလ်တတိယဒန်းစားပုဂ္ဂိုလ်စတုတ္ထဒန်းစားပုဂ္ဂိုလ်လို့၄မျိုးပေါ့ကိုယ်ကျိုးလဲဆောင်ရွက်တယ်သူတစ်ပါးကျိုးလဲဆောင်ရွက်တယ်ဆိုတဲ့ပုဂ္ဂိုလ်ကြတော့ပထမဒန်းစားပုဂ္ဂိုလ်ကိုယ်ကျိုးလဲမဆောင်ရွက်သူတစ်ပါးကျိုးလဲမဆောင်ရွက်တဲ့ပုဂ္ဂိုလ်ကြတော့စတုတ္ထဒန်းစားပုဂ္ဂိုလ်အဲ့ဒါဒုတိယနဲ့တတိယနေရာလူရတော့မှာလူကြတော့ကိုယ်အကျိုးပဲဆောင်ရွက်ပြီးတော့သူတစ်ပါးအကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ရဲ့ သူတစ်ပါးအကျိုးပဲဆောင်ရွက်ပြီးတော့ကိုယ့်အကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်နှစ်မျိုးမှာဘယ်ပုဂ္ဂိုလ်ကပိုပြီးတော့မြတ်တယ်လဲသူတစ်ပါးအကျိုးပဲဆောင်ရွက်ပြီးတော့ကိုယ့်အကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ကပိုပြီးတော့မြတ်တယ်ဒါအလုံးရှည်ကြတဲ့အစီပေါ့ဒီနေ့ခုရှင်းပြလိုက်ရင်ဘယ်လိုဆိုအဲ့လိုကြီးဖြေကြမှာပါပဲနော်ရသော်ပြည့်ရှင်တပည့်ညတိုင်းမြေတော်ကြီးနဲ့ဖြေထားတဲ့အစီကြတော့ကိုယ်ကျိုးပဲဆောင်ရွက်ပြီးတော့သူတစ်ပါးကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ကသူတစ်ပါးကျိုးပဲဆောင်ရွက်ပြီးတော့ကိုယ်ကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ထဲညက်ပါတယ်ဉာဏ်တော်ဒေသညာရဲ့ဖြေနဲ့တိတ်မကွာပါဘူးနော်အဲ့ဒါပုဂ္ဂိုလ်လေးမျိုးဆင်လိုက်တော့ကိုယ်ကျိုးရောအများကျိုးရောဆောင်ရွက်တဲ့ပုဂ္ဂိုလ်ကပထမဒန်းစားပုဂ္ဂိုလ်ကိုယ်ကျိုးပဲဆောင်ရွက်ပြီးတော့အများကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ကဒုတိယဒန်းစားပုဂ္ဂိုလ်အများကျိုးပဲဆောင်ရွက်ပြီးတော့ကိုယ်ကျိုးမဆောင်ရွက်တဲ့ပုဂ္ဂိုလ်ကတတိယဒန်းစားပုဂ္ဂိုလ်ကိုယ်ကျိုးလည်းမဆောင်ရွက်သူတစ်ပါးကျိုးလည်းမဆောင်ရွက်တဲ့ပုဂ္ဂိုလ်ကစတုထဒန်းစားပုဂ္ဂိုလ်အញ្ញံဆုံးပုဂ္ဂိုလ်ပေါ့အဲ့ဒါခုနဒုတိယနဲ့တတိယနေရာလူရယ်ဆိုတော့မြတ်စွာဘုရားတမိနဲ့ညံတော်နဲ့ဟောလို့တာလက်ခံလိုက်ရတယ်စိတ်ထဲကတော့အသိမကြီးနိုင်ချင်မှုထင်တယ်နော်ကိုယ်အကျိုးဆောင်ရတာနဲ့သူတစ်ပါးအကျိုးဆောင်ရတာနဲ့ဘယ်ဟာကပူပြီးတော့လွယ်တော့ဒီကယုလူမဘယ်ဟာကပူလွယ်တော့ကိုယ်အကျိုးဆောင်ရတာလွယ်တယ်ကိုယ်အကျိုးဆောင်ရတာလွယ်တယ်ဆိုတတိယဒံသာနေရာထားမှာပေါ့သူများကဒေါသမကြီးနဲ့ဒေါသမကြီးနဲ့လို့ပြောဆိုဆုံးမရတာနဲ့ကိုယ်ကိုယ်တိုင်ဒေါသမကြီးအောင်နေတတ်ဖို့နဲ့ဘယ်ဟာကပူခက်တယ်ကိုယ်ကိုယ်တိုင်ဒေါသမကြီးအောင်နေဖို့ကခက်တာသူများကိုလှူကြဟိလှူကြဟိထဲကြဟိထဲကြဟိဒါနကောင်းမှုတွေပြုကြဟိလို့ပြောရတာနဲ့ကိုယ်ကိုယ်တိုင်ကိုယ့်အထက်ကထုတ်လှူရတာနဲ့ဘယ်ဟာကပူခက်တုံးဟောအဲ့လိုခက်တယ်ခက်နေကြတာပေါ့ဟုတ်တယ်သဘာဝအရကတော့အဲ့ဒီတိုင်းပဲသူများကိုပြောဆိုဆုံးမရတဲ့ဆိုတာဘာမှမခက်ဘူးအညာဆုံးမထူတာရှိတယ်လေကဘာကျော်ဆုံးမမှာပဲသူများကိုပြောဆိုဆုံးမရတော့လွယ်တာလောကကြီးမှာမရှိတော့ဘူးတဲ့ဒါစနဲ့အများကျိုးဆောင်ရတယ်ဆိုတာမလွယ်ဘူးလားလွယ်တယ်ကိုယ်ကျိုးနဲ့အများကျိုးနှစ်ခုမှဘယ်အကျိုးကပိုပြီးတော့အရေးကြီးလဲကိုယ်ကျိုးကပိုအရေးကြီးတာကိုယ်ကျိုးဆိုတာကတကူကောင်းစိတ်နဲ့မတော်မတရားကိုယ်ကျိုးဆောင်တာကိုဆိုလိုတာမဟုတ်ဘူးအဲ့တော့အကူအတ္တဟိတနဲ့ပရဟိတနှစ်ခုလုံးမရှိတာတို့နှစ်ခုလုံးရှိတာတို့ကတော့ထိတ်ဆုံးနောက်ဆုံးမှနေတာနဲ့ထိတ်ဆုံးမှနေတာဘာမှအထူးကြိုးစားမလို့ဘူးတခုစီပဲဆောင်ရွက်တဲ့ပုဂ္ဂိုလ်မှာကြတော့စဉ်းစားစရာဖြစ်လာတာအဲ့ဒါအများကျိုးဆောင်ရတဲ့ကိုကျိုးဆောင်ရတာအများကျိုးဆောင်ရတာကလွယ်လို့လည်းပဲသူကအောက်ဆုံးတရိယာဆင့်ရောက်နေတာလေကိုကျိုးနဲ့အများကျိုးကိုကျိုးကပို့ပြီးတော့အရေးကြီးတဲ့အတွက်ကြောင့်ကိုပဲကိုကျိုးဆောင်ပြီးတော့အများကျိုးမဆောင်တဲ့ပုဂ္ဂိုလ်ကထိတ်ရောက်ဒုတိယနေရာရောက်နေရတာပဲကိုကျိုးပြည့်စုံပြီးမှကကိုကျိုးပြည့်စုံပြီးမှအများကျိုးဆောင်ရွက်တယ်ဆိုရင်တော့ဒါအများကျိုးကအကြီးကားလို့ပြောရမှာပေါ့ကိုကျိုးကပြည့်စုံနေပြီလေညီမမလို့တော့တာသူများကိုပတ်ဆံသသိမ့်ပေးခြင်းနဲ့ကို့မှာသသောင်းနဲ့ရှိရဆိုရင်ပြီးလို့ရပါမလားမရဘူးသူများသသိမ့်ပေးခြင်းနဲ့ဆိုရင်အနည်းဆုံး10သိန်းတော့ရှိရမယ်ဆန်ကားသိသိန်း20ရှိရမယ်ပေါ့အဲ့လိုရှိမှသူများကိုပေးနိုင်တာဒါကြောင့်အတ္တဟိတနဲ့ပရဟိတနှစ်ခုတစ်ခုစီရှင်းကြည့်မယ်ဆိုရင်တော့အတ္တဟိတကပို့ပြီးတော့အရေးကြီးတယ်အဲ့တော့ပုဂ္ဂိုလ်၄မျိုးကိုမြတ်စွာဘုရားရှင်ကသဘာဝလတ္တသုတ္တမှာဥပမာလေးတွေနဲ့ဟောထားတာပေါ့၄မျိုးလုံးတော့ဥပမာမပါဘူးဉာဏ်စားနဲ့အမျက်စားကိုဥပမာလေးပေးထားတယ်အဉ္စားပုဂ္ဂိုလ်ကစကြည့်လိုက်ပေါ့ကိုယ်ကျိုးလည်းမဆောင်ရွက်ဘူးသူတစ်ပါးကျိုးလည်းမဆောင်ရွက်ဘူးအဲ့ဒီပုဂ္ဂိုလ်ကဘာနဲ့တူတယ်လဲဆိုရင်သဘာဝလတ္တသင်္ကန်းကုန်းမှာလူတွေကောင်မိဖုတ်တဲ့ထင်းတုံနဲ့တူတယ်တဲ့လူတွေကောင်မိဖုတ်တဲ့ထင်းတုံအဖျားနှစ်ဖက်မှာလည်းမိရပူလေးရှိနေသေးတယ်အလယ်မှာလေလင်းသားတို့ခွေးတို့စတဲ့တရိတ်ဆန်တွေဆွန့်ပစ်တဲ့မစင်အကြီးကြီးတွေနဲ့ပြီးကျန်းနေတယ်။အစွန်းဘက်ကမိခဲနဲ့ပူနေတယ်အလယ်မှာကမစင်အကြီးကြီးတွေနဲ့နန်းစောနေတယ်။ပူညီနန်းလို့ပြောရမှာပေါ့နော်။ပူလဲပူတယ်ပူနန်းနေလဲနန်းနေတယ်ပုတ်တော်တွေလည်းနန်းနေတယ်။ဟောရတဲ့မှာပူစီနန်းဆိုတာလည်းရှိတယ်မလား။ပူစီနန်းဆိုတာကမှအသုံးကျလိမ့်ဦးမယ်နော်။ပူညီနန်းကအသုံးမကျဘူး။ပူစီနန်းကတော့ဟိတမှုချင်းသုံးလို့လည်းရတယ်သွားလိုက်စီးတို့ဘာလို့ထုတ်လုပ်တဲ့အခါမှာလဲထည့်သွင်းအသုံးပြုလို့ရတယ်။ဟိုလူပုဂ္ဂိုလ်ဖြစ်တဲ့ပူညီနဲ့ပူလဲပူညီနဲ့နန်းလဲနန်းတဲ့ပုဂ္ဂိုလ်ကြတော့ဘာမှအသုံးလို့မရ။တင်ရဲကုန်းတဲ့ကထင်းတော့ညို့မှလဲပဲ သုံးဆောင်ပစ္စည်းတွေပရိဘောဂတွေအင်းရဲ့ထုတ်ရောက်တိုင်းများအချင်းချင်းနဲ့အမို့အထစ်တွေဘာမှသုံးလို့မရဘူးတောထဲမှာလည်းပဲလေထဲမှာလည်းပဲလေတဲတို့ညောင်ဆောင်တို့ကတဲ့တို့ကလထိုင်းတို့တောအသုံးဆောင်ပစ္စည်းတွေလည်းသုံးလို့မရဘူးတဲ့သင်္ကြန်ကောင်းကချင်းတုံးဟာမြို့အသုံးဆောင်လည်းသုံးလို့မရတောအသုံးဆောင်လည်းသုံးလို့မရသလိုပဲကိုကျိုးလည်းမဆောင်ရသူတစ်ပါးကျိုးလည်းမဆောင်ရတဲ့ပုဂ္ဂိုလ်ဟာကိုအိမ်ထဲမှာလည်းဘာမှသုံးလို့မရဘူးကိုအိမ်ကျင်ပပတ်ဝန်းကျင်လူပတ်ဝန်းကျင်မှာလည်းဘာမှသုံးလို့မရဘူးအဲ့ဒါကိုကျိုးလည်းမဆောင်ရသူတစ်ပါးကျိုးလည်းမဆောင်ရတဲ့ပုဂ္ဂိုလ်ဟာဘာနဲ့တူတဲ့လဲသင်္ကြန်ကောင်းကချင်းတုံးနဲ့တူတယ်လူတွေကောင်မီးဟုတ်တယ်ချင်းတုံးနဲ့တူတယ်တဲ့အဲ့ကိုကျိုးလည်းမဆောင်ရတဲ့ဘာကျိုးလည်းမဆောင်ရဆိုတာကအပတုဒ္ဒဝိတ္တထကမ္မန္တဂေါဏတတိတာပုဂ္ဂိုလ်တဲ့အပတုဒ္ဒအကြမ်းမြေဘုဒ္ဓတာလည်းမရှိဘူးလောကီစီဝါကြီးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဓမ္မစီဝါကြီးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်စီဝါဥစ္စာတုတ်တက်အောင်ဘယ်လိုလုပ်ရမလဲကြီးဝါအောင်ချမ်းသာအောင်ဘယ်လိုလုပ်ရမလဲဒါဘုဒ္ဓတာမှာမရှိဘူးဝိတ္တထကမ္မန္တဘာအလုံးမှလည်းမလုပ်ဘူးမိဘလူစားထိုင်စားနေတယ်မိဘလူစားထိုင်စားပြီးတော့ချင်းချင်းနေတယ်အမှမို့အိမ်တော်ရှိတယ်ဆိုရင်ကိုကဘာအလုံးမှမလုပ်ဖြစ်နေဇနီးလူစားထိုင်ပြီးတော့ထိုင်စားပြီးတော့ပြုံးချင်းချင်းနေတယ်။ဘာလို့မှမလို့ဘာလို့ကမှလက်ကျော်တင်းအောင်မလုပ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကဂေါဏတတိတာပုဂ္ဂိုလ်တဲ့ဂေါဏဆိုတာဘာလဲ။အော်တိတာပဲနော်။အဲ့ဒါဂေါဏတတိတာပုဂ္ဂိုလ်နွားနဲ့တူတဲ့သူတဲ့။ဘာအကြမ်းမြင်ဘုဒ္ဓတာမှလည်းမရှိဘာအတတ်ပညာဘာအသိပညာမှလည်းလိလမှုမှတ်သားမှုကျွမ်းကျင်အောင်လေ့ကျင့်မှုမရှိဘာလုံးမှလည်းမလုပ်ဘာစီးပွားရေးမှလည်းမလုပ်မိဘကချမ်းသာနေဆိုပြီးတော့မိဘလူစားပဲထိုင်စားဒါမှမဟုတ်ချမ်းသာလည်းပဲဖြစ်တယ်လို့နေဖြစ်တယ်လို့စားအဲ့ဒီလိုပုဂ္ဂိုလ်ဟာနွားလူလူပဲတဲ့သူတွေကတင်းနေရောင်ရဲတင်းနေရောင်ရဲတဲ့ဆိုတဲ့ဟာကိုစီဝါမချဘဲနဲ့ငွေကြေးတွေပြည့်စုံအောင်စာဝန်တွေချမ်းသာရေးပြည့်စုံအောင်မကြိုးစားဘဲနဲ့ဖြစ်တယ်လို့နေဖြစ်တယ်လို့စားဖြစ်တယ်လို့သွားနေတာကိုပဲတင်းနေရောင်ရဲတဲ့ထင်းနေကြတာအဲ့ဒီလိုလောကီစီဝါရေးမရသေးတဲ့စီဝါဥစ္စာတွေရအောင်ရပြီးသားစီဝါဥစ္စာတွေတိုးတက်အောင်မလုတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရှင်ကဘယ်လိုပုဂ္ဂိုလ်တွေလဲ။နွားလူပုဂ္ဂိုလ်လူအနေနဲ့ပြောမယ်ဆိုတော့နွားလူလူပေါ့။အဲ့အတန်အနေနဲ့ခြေဦးတော့အတန်ကွဲ။အဲ့တော့ကိုကျိုးစီပါလေမဆောင်ရဲသူတစ်ပါးအကျိုးစီပါလေမဆောင်ရဲအတ္တဟိတလည်းမလုပရဟိတလည်းမလုတဲ့ပုဂ္ဂိုလ်ဟာနွားလူပုဂ္ဂိုလ်မျိုးပဲ။သိဉ္ဇေကောင်ကထင်းထုံးနေတူတဲ့ပုဂ္ဂိုလ်မျိုးပဲ။သူတစ်ဆင့်တက်လိုက်တော့တတိယရဇာပုဂ္ဂိုလ်ကြတော့အများကျိုးတော့ဆောင်ရဲတဲ့ကိုယ်ကျိုးမဆောင်ရဘူးသဝရတ္တုတ္တမကတော့ဇီဝဥစ္စာကိုအဓိကထားပြောတာပေါ့လေအတ္တဟိတပရဟိတဆိုကလည်းအထိပ္ပယ်ဒီအမျိုးမျိုးရှိပါတယ်အဲ့တော့အများကျိုးပဲဆောင်ရတယ်သူတစ်ပါးကိုပဲဇီဝဥစ္စာရင်းနဲ့ပြည့်စုံအောင်ဇီဝတုတ္တံအောင်မြင်အောင်လုပ်ပြီးတော့လုပ်ခိုင်းပြီးတော့ကိုယ်ကိုယ်တိုင်ကြတော့ဇီဝဥစ္စာနဲ့ဘာမှမပြည့်စုံဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးကြတယ်လေမြတ်စွာဘုရားကမချီးမွမ်းပါဘူးအများကျိုးဆောင်တဲ့အတွက်ကြောင့်တဝက်တော့ချီးမွမ်းတာပေါ့ကိုကျိုးပဲဆောင်ပြီးတော့အများကျိုးမဆောင်တဲ့ပုဂ္ဂိုလ်ရောအများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်တဲ့ပုဂ္ဂိုလ်ရောဒီနှစ်မျိုးလုံးကတဝက်ပဲချီးကျူးတဲ့ပုဂ္ဂိုလ်အဲ့ဒီတဝက်ပဲချီးကျူးတာမှတောင်မှအများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်တဲ့ပုဂ္ဂိုလ်ကြတော့ပူပြီးတော့တောင်မချီးကျူးတော့ဘူးရှိပါတယ်တချို့တကြံနေပါတယ်ရေးကြတာလေជីវအောင်ဘယ်လိုလုပ်ရမလဲတိုးတက်အောင်ဘယ်လိုလုပ်ရမလဲအောင်မြင်အောင်ဘယ်လိုလုပ်ရမလဲသူများကတော့ជីវတိုးတက်အောင်အောင်မြင်အောင်ချမ်းသာအောင်ဘယ်လိုကြိုးစားရမလဲနဲ့လမ်းညွှန်တဲ့ကြံနေရေးပြီးတော့ကိုကိုယ်တိုင်ကြတော့သေးကုန်နဲ့နေပြီးတော့နေသွားတဲ့ကိလေမရှိဘူးလားရှိတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးလက်ဆောင်ပြန်လုံးဝမချီးမွမ်းဘူးသူရတဲ့လမ်းညွှန်ချက်ကိုနားထောင်ရတဲ့ပုဂ္ဂိုလ်အနေနဲ့ကြတော့လေသူကိုယ်တိုင်ကမှမချမ်းသာပဲနဲ့ငါတို့ချမ်းသာကြောင်းလမ်းညွှန်ချက်တွေပေးနေဘာများအကူအညီရှိလို့လဲဘာများလိုက်နာချက်ရှိလို့လဲဆိုပြီးတော့လေးနှမွေရှိရလားမရှိဘူးကိုကဘာကျော်ဒီကနဲ့ကြီးတို့ဘာတို့တက်ကြမ်းနေအများကြီးရေးသွားခဲ့တာရှိသူတို့ကိုယ်တိုင်ကြတော့သူတို့လည်းတန်းကျွတ်တတိယဖြစ်ပြီးတော့သူတို့ဘာကိုလည်းပဲသူတို့လိုချမ်းသာကြွယ်ဝအောင်နီလန်ပေးတာဆိုတော့သူတို့ရေးတဲ့တဲချမ်းတွေကြတော့အာမကူလောက်ဘူးလားအာကူလောက်တယ်ဆိုရင်တဲချမ်းဖိုက်ုံနဲ့တော့လည်းတူမတိုးတတ်နိုင်ပါဘူးနော်ဒါနမူနာအနေနဲ့သာပြောတာပါအဲ့တော့အများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်ဘူးဒါကစီးပွားဥစ္စာဆုဆောင်နေရှိသေးတယ်လက်ဆောင်ပြတိခါပရတုတ်တန်ဒီပါဠိတော်မှာအတ္တဟိတပရဟိတဆိုတဲ့သကလုံးဓာတ်ရိုက်ပါတဲ့တုတ်တန်အင်မတန်ရှားပါတယ်တုတ်တံ၅ခုတနေရာထဲမှာဆုထားတာတော့ရှိတယ်အတ္တဟိတတုတ်တံကုဏသဝလာတတုတ်တံသိခဗရတုတ်တံကြတော့ကိုကိုတိုင်း၅ပါးသီလလုံပြီးတော့သူတစ်ပါးကိုလည်း၅ပါးသီလလုံအောင်ဆောင်ရွက်ပြီးတဲ့ပုဂ္ဂိုလ်ဟာအတ္တဟိတရောပရဟိတရောဆောင်ရွက်တဲ့ပုဂ္ဂိုလ် သူတို့ဘာကူတော့၅ပါးသီလလုံးအောင်စိုက်တုံးပြီးတော့ကိုကိုယ်တိုင်၅ပါးသီလမလုံးမစင်အများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်တဲ့ပုဂ္ဂိုလ်လို့ဆိုလို့ရတယ်။ခုနကကိုကျိုးအများကျိုးဆိုတော့ဈေးပွားဥစ္စာ၊ပစ္စည်းဥစ္စာ၊စားဝတ်နည်းရေးတွေပဲတော့ကြီးနေလိုက်တော့အများကျိုးဆောင်တာကပုံမြတ်တယ်၊ကိုကျိုးဆောင်တာမမြတ်ဘူးထင်နေတာနော်။ကိုကိုယ်တိုင်၅ပါးသီလလုံးတဲ့လူနဲ့သူတို့ဘာကူပဲကိုကိုယ်တိုင်၅ပါးသီလမလုံးမင်းနဲ့သူများလုံအောင်တိုက်တွန်းနေတဲ့ပုဂ္ဂိုလ်ဘုသူချီးမွန်းဘုသူကချီးမွမ်းထိုက်တော့ဒါဆိုရင်မြတ်စွာဘုရားကပြောတယ်အတ္တဟိတသာရှိပြီးတော့ပရဟိတမရှိတဲ့ပုဂ္ဂိုလ်ဒုတိယနေရာထားတာသဘောပေါက်ပြီနော်အတ္တဟိတပရဟိတနဲ့တို့တော့စီးပွားဥစ္စာတွေပဲသွားထင်နေတာဟုတ်ရာဂဝိနည်းအတုတန်ကြတော့ကိုကိုယ်တိုင်ရာဂဒေါသမောဟစတဲ့ကိလေသာတွေငြိမ်းအောင်ကျင့်နေတာကိုပဲကျင့်တဲ့တည်းကျတော့ရာဂဒေါသမောဟကိလေသာငြိမ်းနေတာကိုပဲအတ္တဟိတကိုအကျိုးစီးပွားဆောင်ရွက်တယ်လို့ခေါ်တာသူတို့ဘာကိုရာဂဒေါသမောဟကိလေသာငြိမ်းအောင်တိုက်တွန်းပေးတာကိုပရဟိတအများကျူဆောင်ရွက်တယ်လို့ခေါ်တာဟိဗန်နိဒန်တိသုတ်နာမှာကြတော့ကိုကိုယ်တိုင်ကုသတရားနည်းနဲ့ပတ်သက်လို့အသိဉာဏ်ပြည့်စုံနေအလွယ်တကူနားလေတယ်ဉာဏ်ဖြစ်တယ်ကုသတရားနည်းနဲ့လည်းပြည့်စုံနေဒါကအတ္တဟိတနဲ့ပြည့်စုံနေလို့ခေါ်တယ်သူတစ်ပါးကလည်းကုသတရားနည်းပတ်သက်လို့နားလေအောင်ကျွန်ကျင်အောင်သိအောင်လုပ်ပြီးတယ်သူတစ်ပါးကကုသတရားနည်းပြည့်စုံအောင်လုပ်ပြီးတာကြတော့ပရဟိတလို့ခေါ်တာအဲ့ဒါဆိုရင်အတ္တဟိတနဲ့ပရဟိတမှာဘယ်ဟာကအရေးကြီးတယ်ဆိုတာသဘောပေါက်ပါတယ်နော်စီပွားဥဒီဟာဥစ္စာရှိတော့ကကြည်ရင်ကိုပဲအတ္တဟိတကိုအကျိုးပြည့်စုံမှသူတစ်ပါးကျိုးဆောင်ရွက်လို့လာကြတာပါစိတ်တရဲ့အသိဉာဏ်ရဲ့ကိုခြင်းတရားရဲ့လည်းပတ်သက်တဲ့ကိစ္စတွေမှာအများကျိုးဆောင်မယ်ဆိုတော့ကိုအကျိုးပြည့်စုံလို့မလိုဘူးလားအများကိုပဲစိတ်တဲ့အသိဉာဏ်ကိုခြင်းတရားပြည့်စုံအောင်တိုက်တွန်းပြီးတော့ကိုကိုယ်တိုင်ကစိတ်တဲ့အသိဉာဏ်ကိုခြင်းတရားမပြည့်စုံဘူးဆိုရင်ပညာရှိသူတော်ကောင်းတွေရဲ့ကိရင်စရာဖြစ်တယ်ဟိုအရှင်ဥပ္ပန္နနာဆိုတာကြားဘူးတယ်မလားသူတို့ဘာကိုလောဘနေဘူးတင်းတင်းရောင်ရဲဘူးအများနဲ့ဆုံးပါတယ်လေကိုကိုတိုင်းကြတော့တော့ဘာလဲဆိုရောဟိုเจ้ามาတောင်းဝေးလေးတစ်ချောင်းထားခဲ့သူ့ဘာဆိုတဲ့သဘောသူ့ကိုစားပေါ့ဟိုเจ้ามาဖဏလေးတင်းရင်ထားခဲ့ဟိုเจ้ามาရဲ့တောင်းလေးတစ်ချောင်းထားခဲ့သူ့ကိုလူကလည်းကြတော့တခြားတစ်ချောင်းပါဆိုအเจ้าလေးဆောင်လေဘာလဲကျွရောတောင်းဝေးထားခဲ့တဲ့ကိုကိုတိုင်းဘာဆိုတဲ့เจ้าကဘာဆိုတဲ့ငန်းကထင်တင်ငန်းလေးယူတယ်တောင်းဝေးထားခဲ့တဲ့เจ้าကလည်းသွားပြီးတော့ဘာဆိုတဲ့ငန်းကထင်တင်ငန်းသူ့ခွဲတိုင်းယူပြန်တယ်ဖဏထားခဲ့တဲ့เจ้าကလည်းသွားယူရက်တောင်းထားခဲ့တဲ့เจ้าကလည်းသွားယူဆိုတော့သူများတော့လောဘနဲ့အောင်ပြောတင်းတင်းရောင်ရောင်ပြောပြီးတော့ကိုကိုယ်တိုင်ကျတော့လောဘနဲ့တင်းတင်းရောင်ရောင်မှုရှိရဲ့လားမရှိဘူးဒါဆိုကိုကျိုးပဲကိုကျိုးနဲ့အများကျိုးပဲဟာကပို့ပြီးတော့အရေးကြီးတဲ့စားသဘောပေါက်ပြီနော်ကောင်းစိတ်လေးတော့ပဲကြည့်လို့ရရှင်တော့လက်မခံကျင်စရာဖြစ်နေတာပေါ့အဲ့ဒါအများကျိုးပဲဆောင်ရွက်ပြီးတော့ကိုကျိုးမဆောင်ရွက်ဘူးကိုကျိုးမဆောင်ရွက်ဘူးဆိုတာတနည်းအားဖြင့်ကို့မှာအကြီးအချင်းတွေမပြည့်စုံဘူးအကြီးသေးတွေမပြည့်စုံဘူးလို့ဆိုလိုတာပါပဲအများကျိုးဆောင်တယ်ဆိုတော့ကို့မှာရည်ချင်းရှိနေမှာဆောင်လို့ဖြစ်တာလေစွမ်းဆောင်တယ်စွမ်းဆောင်တယ်ဆိုတာမရှိဘူးလားစွမ်းမှာဆောင်လို့ရတာကို့ကဘာမှလည်းမစွမ်းမနဲ့သူများကျိုးဆောင်လို့ရပါမလားမရဘူးဒီပြဥ္စာလည်းပဲသူများကိုပေးနိုင်ကန့်နိုင်စွမ်းရှိရမယ်ကုညီနိုင်စွမ်းထောက်မှနိုင်စွမ်းရှိရမယ်ဤပညာရည်နဲ့လည်းကုညီနိုင်စွမ်းထောက်မှနိုင်စွမ်းရှိရမယ်ကျွင့်ရမှုရည်နဲ့လည်းကုညီနိုင်စွမ်းရှိရမှာကို့မှာအစွမ်းရှိနေမှာကို့ရှိတဲ့အစွမ်းနဲ့သူတစ်ပါးအကျိုးဆောင်နိုင်တာအတ္တဟိတပရဟိတစွမ်းဆောင်ဆိုတဲ့စကားမှာစွမ်းဆိုတာကအတ္တဟိတဆောင်ဆိုတာကပရဟိတစွမ်းမှာဆောင်နိုင်တာအာကိုးတယ်ဆိုတဲ့စကားလည်းမရှိဘူးလားအာရှိမှာကိုးလို့ရတာကိုယ်မှာဘာအမှမရှိဘူးလေကိုယ်သူများကကိုးအာကိုးလို့ကိုးလို့ရမှာမလားအာကိုးတယ်ဆိုတာအာကိုးကိုးတာလေအာရှိမှာအဲ့ဒီရှိတဲ့အာကိုးကိုးလို့ရမှာပေါ့ကိုးစားလို့ရမှာပေါ့ကိုးပွဲလို့ရမှာပေါ့ဒါကြောင့်အများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်တဲ့ပုဂ္ဂိုလ်ကတတိယဒန်းစားမှပဲနေရတာကိုကျိုးလည်းကိုကျိုးဆောင်ရပြင်မဲ့အများကျိုးမဆောင်တဲ့ပုဂ္ဂိုလ်ကဒုတိယဒန်းစားပေါ့သူကတို့ဆိုတော့ရဆောင်ဒီကစားဆိုတော့ဆောင်ပြီးတော့တစ်နှစ်လောက်ကြာမှပေါ့လေတိုင်းနေတစ်ခုကတကတယောက်ကစားတဲ့ဆောင်ရေးလိုက်တယ်သူရဲ့အဖြစ်အပျက်ကဘယ်လိုလဲဆိုတော့သူ့မှာသမီးတယောက်ရှိတာပေါ့သမီးကစားအရန်တော်ညံလဲအရန်ကောင်းတယ်အဲ့ဒါဆယ်တန်းနှစ်ယောက်တော့ဆယ်တန်းမှာဘာသာစုံဂုံလူတွေပါပြီးထွက်အောင်ကြိုးစားတာပေါ့အဲ့ဒါကိုအဖေလုပ်တဲ့သူကလူဆိုတာအတ္တဟိတကိုကြိုးကြည့်မလို့ရဘူးပရဟိတအများကျိုးလည်းလုပ်ရတယ်ပရဟိတအများကျိုးလုပ်မှသူတော်ကောင်းတို့ခေါ်တယ်ပညာရှိသူတော်ကောင်းတို့ခေါ်တယ်လူအစင်တန်းရှိတဲ့လူတို့ခေါ်တယ်ဒါကြောင့်ကိုစာကြီးပဲကြက်မနေနဲ့ဆိုပြီးတော့တခြားအတန်းသူဆယ်တန်းတွေကိုလည်းစာပြခိုင်းရှစ်တန်းကိုယ်တန်းကလေးတွေကိုလည်းစာပြခိုင်းသူရဲ့နေရာဒိသအနေထားအရလည်းပဲလိုအပ်လို့ဖြစ်မှာပေါ့လေအဲ့ဒါဖြေလုပ်တဲ့သူကသမီး10လမ်းရောက်နေတာ ကိုစားကိုလည်းကျင့်ပေါ့လေကိုသမီးကိုယုံလာလဲမှာမပေါ့ငါသမီးညံကောင်းတဲ့စာရေးရတယ်ဘာသာစံကုန်ထမ်းမှာပါလေအဲ့တော့ကိုအကျိုးကြီးပဲလုပ်နေတဲ့အများကျိုးလဲဆောင်ကိုစားကြီးကျင့်မယ်သူများလည်းစာတန့်ကိုသင်ပေးဆိုပြီးတော့စာရီပါတီပို့ချဆိုင်သင်ခိုင်းသမီးကသိစိတ်မြတ်တာပဲကိုစားကိုပဲကျင့်ချင်တယ်အဖေမလွန်ဆန်းနိုင်တော့လေသင်ပေးရတာပေါ့အဲ့တော့အောင်စင်းလဲထွက်ရောကိုတို့လေးတစ်ခုလောက်ပဲထွက်ပြီးတော့အမှတ်ကနေနေအမှတ်ကနေနေတော့သူကိုယ်တိုင်လာတာတော့မဟုတ်စာရင်းနဲ့ရေးပြီးတော့ဥစဉ်နဲ့ရင်းနေတဲ့တခါတရံကနေတဆင့်ပေါ့သူသမီးအမှတ်နေသွားလို့တဲ့သူသမီးကိုဆရာဝန်ကလည်းဖြစ်စီခြင်းနဲ့ဖြေးချောင်းတက်စီခြင်းနဲ့တဲ့အရှင်ဘုရားကလူကြီးတွေနဲ့ပေါင်းပေါင်းရောက်ရောက်ရှိပါတယ်သူသမီးဖြေးချောင်းဝင်အောင်လုပ်ပေးပါတယ်ဖြေးချောင်းတက်ခွင့်ရအောင်ဆောင်ရွက်ပေးပါတယ်အစတော့ကတော့သူပဲလူသရမရဟိတလိုပါတယ်အတဟိတကြီးလို့လို့မရဘူးနဲ့ဆိုပြီးတော့သမီးသူများကိုစာရင်းသင်ခိုင်းတာလေတကယ်တမ်းအမှတ်ဒီနေလို့ဆေးအမှတ်လည်းမမိရောမတောင်းတဲ့မတောင်းဆိုင်တဲ့အခုအညီတွေတောင်းတော့တာဘယ်လောက်ပဲပိုင်မယ်အဲ့ဒီလိုလုပ်ပြီးလို့ရပါမလားမရဘူးနော်အဲ့တော့အများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်အများတွေပဲလုပ်ပြီးတော့ကိုရဲ့အတန်တန်းမှာအရင်ချင်းပြည့်နေအောင်မကြိုးစားဘူးဆိုရင်အများကျိုးဆောင်မှုဟာလေအစင်တန်းချင်းနဲ့အများကျိုးဆောင်မှုမဖြစ်တော့ဆေးအေးချမ်းမှုဖြစ်သေးတယ်စိတ်ချမ်းသာမှုဖြစ်သေးတယ်အများကျိုးဆောင်မှုကုသိုလ်ကြီးကြီးဝါးဝါးရတယ်ထိုင်နာမှုရေရှည်တည်တံ့ခိုင်မြဲတဲ့ညာကျူဆောင်မှုမဖြစ်တော့ပါဘူးဒီဆယ်ရက်နေ့မှာတကယ်လို့သူများစာသင်ပေးမိမယ်ကုသကုကျက်ဆေးချောင်းဝင်အောင်လုပ်ဆရာဝန်ဖြစ်အောင်ကြိုးစားကိုယ့်ရဲ့တိုင်နဲ့ကိုယ့်ရဲ့ကြီးလက်ကိုယ့်ရဲ့နေပဲဒေသမှာဆရာဝန်ဖြစ်နေအများကျူဆောင်မယ်ဆိုမရဘူးလားရှားတယ်ဒါကြောင့်မလို့အတူမကြည့်ရဘူးအရှိကြည့်ရတာဒါလို့ဖြစ်နေတာလေးကိုကြည့်ပြီးတော့ပရိဟိတပရိဟိတနဲ့လုံးလုံးမဖြစ်ဘူးနော်ပုဂ္ဂိုလ်၄မျိုးကိုမမေ့စီကြမှာဘူးဒါကြောင့်တရားစကားတွေကပြုတ်ပေးရကိုယ်ကျိုးလည်းမဆောင်အများကျိုးလည်းမဆောင်တဲ့ပုဂ္ဂိုလ်ကစတုထဒန်းစားပုဂ္ဂိုလ်အညံ့ဆုံးပုဂ္ဂိုလ်သင်္ကြန်ကသူတွေကောင်ပြီးဟုတ်တဲ့ချင်းတုံးနဲ့တူပါတယ်အများကျိုးပဲဆောင်ပြီးတော့ကိုကျိုးမဆောင်တဲ့ပုဂ္ဂိုလ်ကြတော့တတိယဒန်းစားပုဂ္ဂိုလ်ကိုကျိုးပဲဆောင်ရပြီးတော့အများကျိုးမဆောင်ရတဲ့ပုဂ္ဂိုလ်ကြတော့ဒုတိယဒန်းစားပုဂ္ဂိုလ်ကိုမှပြည့်စုံသားပြည့်စုံဟိုဒီနေရာမှာအတ္တဟိတကိုကျိုးဆောင်ဆွေးတဲ့နေရာမှာကိုကျိုးဆောင်တာနဲ့ဒီကိုယ်ကောင်ဆောင်တာနဲ့လည်းမရောနိုင်ဘူးနော်ကိုကျိုးကိုရိုးရိုးသားသားရှိရှိစင်စင်တန်တန်ရှင်းရှင်းနဲ့ဓမ္မလမ်းကြောင်းအတိုင်းညှပ်တာတဲ့လမ်းကြောင်းအတိုင်းဆောင်ရွက်နေတယ်ဆိုရင်ဘုကောင်ဆန်တယ်လို့မခေါ်နိုင်ဘူးဘုကောင်ဆန်တယ်ဆိုတာကကိုယ့်ရဲ့အကျိုးစီးပွားတဲ့သူတစ်ပါးရဲ့အကျိုးစီးပွားထိခိုက်မျက်နှာပျက်စီးဆုံးရှုံးအောင်လုပ်မှဘုကောင်ဆန်တယ်လို့ခေါ်တာဘသူအကျိုးစီးပွားကမှထိခိုက်မျက်နှာပျက်စီးဆုံးရှုံးအောင်မလုပ်ဘဲနဲ့ကိုယ့်ရဲ့အကျိုးစီးပွားကိုရိုးရိုးသားသားဆောင်နေတယ်ဆိုရင်ဘုကောင်ဆန်တယ်လို့မခေါ်ပါဘူးကိုယ့်အကျိုးကိုဆောင်ရွက်နေတယ်လို့ပဲခေါ်ပါတယ်အဲ့ဒါကိုပညာရှိသူတော်ကောင်းကြီးကမကဲ့ရပါဘူးမျက်စောင်ပြန်ရှင်လည်းမကဲ့ရပါဘူးအဲ့ဒါအတဟိတကိုကျိုးပဲဆောင်ပြီးတော့အများကျိုးမဆောင်တဲ့ပုဂ္ဂိုလ်တဲ့ကိုကျိုးဆောင်တဲ့အတွက်ကြောင့်ချီးကျူးစရာကောင်းပါရဲ့ဒါပေမဲ့အများကျိုးမဆောင်တဲ့အတွက်ကြောင့်တော့ကဲ့ရင်စရာဖြစ်နေတယ်တချမ်းနဲ့ချီးမွမ်းစရာရှိတယ်တချမ်းကတော့ကဲ့ရင်စရာဖြစ်နေတယ်ပေါ့ဒါပေမဲ့လို့သူ့မှာအတဟိတကိုကျိုးကိုဆောင်တာကိုမှစီးပွားဥစ္စာရှိနေတယ်ဆိုတော့အများကျိုးဆောင်ဖို့ဆောင်ရင်းတဲ့စိတ်ကလေးပေါ်လာမယ်ပညာရှိသူတော်ကောင်းတွေနဲ့တွေ့လို့သမားကောင်းမဲ့သိရတဲ့ဆိုတဲ့တနေ့ကြရင်တော့သူရှိတဲ့ရည်ချင်းတွေသူရှိတဲ့ပိုင်ဆိုင်မှုတွေသူရှိတဲ့ပြည့်စုံမှုတွေထုတ်သုံးပြီးတော့အများကျိုးဆောင်လို့မရဘူးလားရတယ်ဒါကြောင့်ကိုကျိုးစီပါဆောင်ရတဲ့ပုဂ္ဂိုလ်ကိုပိုင်ရည်ချင်းတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုပိုင်ပြည့်စုံမှုတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုမျက်စောင်ပြန်ချီးမွမ်းပါလေဒါပေမဲ့လို့ပြည့်စုံတော့မချီးမွမ်းဘူးနော်အဲ့ဒီအလေကပုဂ္ဂိုလ်နှစ်မျိုးရှိတော့စင်တာကိုကြည့်ပြီးတော့အတ္တဟိတပြည့်စုံအောင်အရင်ကြိုးစားရမယ်အတ္တဟိတပြည့်စုံပြီးမှပရဟိတသူတစ်ပါးအကျိုးစီးပွားကိုရွှေဆောင်ရမယ်ဒါကတော့အကျဉ်းချင်းနဲ့ပြောတာပေါ့လေတကယ်တမ်းပရဟိတဆစ်ဆစ်လုံသွားပြီဆိုရင်အတ္တဟိတလည်းပါသွားတာပဲအတ္တဟိတဆစ်ဆစ်လုံသွားပြီဆိုရင်လည်းပရဟိတပါသွားတာပဲအတ္တဟိတကိုအတ္တဟိတနဲ့တူအောင်ပရဟိတကိုပရဟိတနဲ့တူအောင်တကယ်လုပ်ပြီဆိုရင်အတ္တနဲ့ပရဟာကွဲပြားခြင်းမရှိတော့တသားတည်းဖြစ်သွားတာပဲဒါကိုနောက်ပိုင်းမှာပရဟိတရဲ့ဒိဋ္ဌိတွေပရဟိတရဲ့သယုတ်တွေနဲ့စဉ်းစားလိုက်ရတော့မဟုတ်တော့မှာပါပထမဒန်းစားပုဂ္ဂိုလ်ကြတော့ကိုအကျိုးလဲဆောင်ရွက်တယ်သူတစ်ပါးအကျိုးလဲဆောင်ရွက်တယ်ဒါကတော့သူတော်ချာကိုမလို့တော့ဘူးပေါ့ကိုမှလည်းအရင်ချင်းနဲ့ပြည်စုံတယ်သူတစ်ပါးကိုလည်းကိုရှိတဲ့အရင်ချင်းနဲ့အကျိုးဆောင်ပေးတယ်စွမ်းဆောင်တဲ့ပုဂ္ဂိုလ်ကိုခေါ်တာပေါ့စွမ်းလဲစွမ်းနဲ့ဆောင်နဲ့ဆောင်နိုင်အာကုထိုက်တဲ့ပုဂ္ဂိုလ်အာကုခံနိုင်တဲ့ပုဂ္ဂိုလ်ပေါ့အားလည်းရှိတယ်သူတစ်ပါးရဲ့ကိုစားရကိုကိုရလည်းဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ကျတဲ့မြတ်စွာဘုရားရှင်ကဗာနဲ့တူလဲဆိုတော့သောဘစီကြီးနဲ့တူတယ်တဲ့ နောမကနေဖြစ်လာတဲ့နောရတာ၅မျိုးရှိတယ်နောမကနေနုဤသရထွက်လာတယ်နုဤကနေမှနုဒန်းနုဒန်းကနေမှစီဥ်စီဥ်ကနေသောဘသောဘကိုထပ်ချက်လိုက်တော့သောဘစီကြီးဘာလို့နုရတာဘယ်နှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးထဲမှာသောဘစီကြီးဟာအစီအနှစ်ပဲသောဘတဲ့ကိုပို့ပြီးတော့အစီအနှစ်ပြန်ဖြစ်သွားတာပေါ့၅မျိုးထဲမှာဆိုတော့နုရတာ၅မျိုးထဲမှာကျတော့အနေဆုံးကပါလေငါနုပဲနုကြီးပဲပေါ့အဲ့ရထဲမှာတော့လူမလိုက်လူမလိုက်နဲ့ပြောကြတာလည်းမရှိဘူးလားစီပွားဥစ္စာတွေနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တရားတဲ့နည်းနဲ့ပဲဖြစ်ဖြစ်မတရားတဲ့နည်းနဲ့ပဲဖြစ်ဖြစ်ပေါ့လေစီပွားဥစ္စာပြည်စုံနေတဲ့ပုဂ္ဂိုလ်အများကြီးတော့မဆောင်ရွက်ဘူးကိုယ်ကျိုးကိုပဲဆောင်ရွက်စီစီဥစ္စာတွေပိုင်းဆိုင်တာကိုယ်ပိုင်ဆိုင်တဲ့ပြည်သူဥစ္စာတွေနဲ့လောကီအယုံကမကုန်နေခံစားအဲ့ဒီလိုအထက်တန်းကပုဂ္ဂိုလ်တွေကိုအရက်ထက်ကြတော့ဘယ်လိုပြောကြရလဲလူမလိုက်နဲ့လူမလိုက်ဆိုတော့ခုနကအရသာ၅မျိုးထဲမှာဘယ်အဆင့်နဲ့ပါမလို့သောဘစီဒီရှင်းနိုင်ပါမလားသောဘကောလူသောဘတူပြောနေချင်းရင်ဖြစ်မှာနော်စီဦးရောမဖြစ်သေးဘူးနိုတန်းရောနိုကဲလေနိုကဲကလည်းမဖြစ်သေးပြန်ဘူးသူ့ဇာကမလိုက်ဆိုတော့ခဲမှမတော်သေးတာဆိုတော့နွားလို့အဆင့်နဲ့မှာပဲရှိပါတယ်နွားတို့ထဲမှာမှအထက်နွားယူယူတို့နွားတို့အကြီးကြီးထက်နည်းနည်းလေးပြင့်နေတာရှိမယ်နည်းနည်းလေးအနှစ်တည်းနေတာပဲရှိတယ်လူမလိုက်လူမလိုက်ဆိုပြီးတော့ကိုအထင်မကြီးလိုက်နဲ့တို့ရတာငါးမျိုးထဲမှာအောက်ဆုံးစစ်မယ်ရှိသေးတယ်အတိတ်ကကုသကံကြီးအားကောင်းလို့သူများတဲ့ဆိုင်ရင်တော့စီပွားဥစ္စာတွေပြည့်စုံပါရဲ့သူများတဲ့ဆိုင်တော့လောကီယံကမ္မဂုဏ်ချမ်းသာတွေအထင်တန်းမြင့်မြင့်ထိုင်ထိုင်ကြကြခံစားနိုင်ပါရဲ့ဒါပေမဲ့အောက်ဆုံးစစ်မှာပဲလူမလိုက်ဆိုတော့လေလူနွားတို့အစင်းနေပဲရှိသေးတာဒါကြောင့်မှတရားမြတ်တဲ့နည်းနဲ့သမာဓိဝင်နေရှာထားတဲ့စည်းစိမ်ဥစ္စာတွေနဲ့ပြည့်စုံနေဆိုရင်တော့လူမလိုက်အစ်စ်ဖြစ်မှာပေါ့။မတရားတဲ့နည်းနဲ့ရှာထားတဲ့စည်းစိမ်ဥစ္စာတွေနဲ့ချမ်းသာကြောဝပြည့်စုံနေတယ်ဆိုရင်တော့လူမလိုက်အတူပေါ့။မလိုက်ကလည်းအစ်စ်တူရှိတယ်မဟုတ်လား။တကယ်နွားနုကိုကျူချက်လို့ရလာတဲ့မလိုက်ကလည်းရှိတယ်။တ िश ူတွေကပ်ပြီးတော့ခဏနွားနုတွေမှာဘေးမှာတ िश ူတွေကပ်ပြီးတော့မှလည်းမနွားနုတွေထိုက်ပြီးတော့ကျူဒီကျူလေးတွေကဘေးကိုချပြေးကွာကွာကွာကွာကြာလာပြီးတော့နိုးနဲ့ရောသွားပြီးတော့မလိုင်းဘက်ကအများကြီးဖြစ်လာတာလေ။တပိတ်ဆိုင်ကုန်ပြန်တော့မလိုင်းများများထည့်ပြီးပါမလိုင်းများများထည့်ပြီးပါနဲ့လောဘတကြီးတောင်းဆိုတော့ဟိုကလည်းဒီလောက်တောင်မလိုင်းများများလူကျင်တာထည့်ပြီးလိုက်မယ်ဟဲ့ဆိုတော့ဘာတွေထည့်ပြီးလိုက်လဲ။ဟုတ်လားတ िश ူတွေထည့်ပြီးလိုက်တာတ िश ူတွေဆိုတာနွားနို့ထဲမှာတ िश ူတွေတိုင်းထည့်လိုက်လို့တော့မရဘူးပေါ့နွားနို့ကြိုပရဲကူကနွားနို့ကိုဘေးမှာတ िश ူတွေကပ်ပြီးကြိုတာလေ။နီးရပြီးတော့လည်းလုံးမိတာနဲ့ဘူးနော်။အဆန်ကတော့ကိုပြီးမှနီးရတော့မှပါပြီးသားပါနော်။ဆရာသုံးနှစ်နီးကိုပဲကဘုဟုတ္တရအနေနဲ့မှတ်ထားတာပါအဲ့ဒါမတရားတဲ့နီးတွေနဲ့စီဝါရှာထားလို့ပြည်စုံနေတဲ့လူမလိုက်နေကြတော့လူမလိုက်အတူတွေလူတ िश ူးမလိုက်နေပေါ့တ िश ူးမလိုက်နေနဲ့မလိုက်တက်နေတဲ့လူတွေအဲ့ဒါကိုမှစီဝါဥစ္စာတွေအရှံပဲကျေဝါပြည်စုံနေရုံနဲ့မချီးမွမ်းနိုင်သေးဘူးအစင်းတိုင်းညုံလို့မဖြစ်သေးဘူးပေါ့တမာစီဝါနီးနဲ့ရှာထားတယ်ဆိုရင်တော့လည်းပဲဒါတဝက်တော့ချီကျူးထိုက်တာပေါ့မတရားတဲ့နည်းနဲ့ရှာထားတဲ့ဆန္ဒမှန်ကအတ္တရှိတာကိုကျိုးစီပါဆောင်ရွက်တယ်လို့ပြောလို့မရပါဘူးမတရားတဲ့နည်းနဲ့စီဝါရှာတယ်ဆိုကြတဲ့ကကုသိုလ်လားအကုသိုလ်လားအကုသိုလ်ရှင်းနေပြီဆိုကြတဲ့ကိုကျိုးလည်းမဆောင်ရွက်ဘူးကိုကျိုးမဆောင်ရွက်ဘူးလို့ပဲပြောရမှာပေါ့နော်အတ္တရှိတာကိုကျိုးဆိုတာကကိုယ့်ရဲ့ကောင်းကျိုးဖြစ်မဲ့လို့လုပ်တာကိုခေါ်တာကိုဆိုးကျိုးဖြစ်မဲ့လို့လုပ်တာကိုအတ္တရှိတာလို့မခေါ်ဘူးအပေါ်ရန်လေးဖြစ်တာခဏလေးတော့စီစုံစားရင်းနဲ့ပြည့်စုံကောင်းကျိုးလို့ထင်ရပေမဲ့ရည်ရှည်တည်တတ်မဲ့ကောင်းကျိုးလည်းမဟုတ်နောက်ဆက်တွဲအနေနဲ့ဆင်းရဲဒုက္ခတွေပြစုံမမယောတဏှာမယောခံစားရမှာမဟုတ်လို့ကိုယ်အကျိုးစီးပွားမဟုတ်ပါဘူးအကျိုးဆိုတာကဟိတကောင်းကျိုးစီးပွားဆိုတာကကိုယ့်အတွက်တကယ်ကိုချမ်းသာဖြစ်စေတဲ့အကျိုးကကောင်းကျိုးလို့ခေါ်တာအဲ့တော့ကိုယ်ကျိုးလဲဆောင်ရွက်ဒီတစ်ပါးကျိုးလဲဆောင်ရွက်တယ်ဆိုရင်တော့သောဘစီကြီးလို့လူပဲလူသောဘစီကြီးလို့ပြောရမှာပေါ့ဒါဆိုရင်အခုတရားနာပိဋကညာကအညာသာပုဂ္ဂိုလ်ဖြစ်ချင်တာလားအလတ်စားပုဂ္ဂိုလ်ဖြစ်ချင်တာလားအမျက်စားပုဂ္ဂိုလ်ဖြစ်ချင်တာလားဟိုဖြစ်ချင်တာကတော့မျက်စားပဲနော်အခုမျက်စားဖြစ်နေတာလားအလတ်စားဖြစ်နေတာလားအညာစားဖြစ်နေတာလားဟုတ်အညာစားဖြစ်နေတာအဲ့လိုကြီးဖြစ်ရလဲဘယ်ကောင်းမှတော့ပြည့်တတ်သေးအညာစားတော့မလုပ်ပါနဲ့လေအလတ်စားလေးတွေကဟိုနှစ်ခုတည်းကတစ်ခုခုဆိုတော်သေးတာပေါ့အမှန်ကတော့ဘာပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမှာလဲအမျက်စားပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမှာအညာသဘုတ်ကိုပြန်ကြိုးစားမယ်ဆိုရင်အတ္တဟိတကိုကျိုးစီဝါဆောင်ရွက်နေုံနဲ့မပြီးဘူးပရဟိတအများကျိုးစီဝါလည်း ဆောင်ရွက်ရမယ်ကိုကျိုးစီပွားဆိုတာကတော့ရုပ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်စိတ်ဓာတ်ပိုင်းဆိုင်ရာပညာပိုင်းဆိုင်ရာကိုယ်ကျင့်ရေးပိုင်းဆိုင်ရာပဲဖြစ်ဖြစ်အများစုကတော့ဆောင်ရွက်နိုင်ကြတာများပါတယ်ဆောင်ရွက်ဖို့လွယ်ကူပါတယ်ခက်ခဲတာကြတော့ကိုကျိုးလည်းဆောင်အများကျိုးလည်းဆောင်မှုခက်တယ်အများကျိုးကိုဆောင်ရွက်ဖို့ကြတော့ပို့ပြီးတော့ခက်ခဲသွားတယ်အဲ့တော့ဒီနေ့ကျွန်မကပရဟိတစိတ်ဓာတ်ကိုပြောမှာပေါ့ဒါကြောင့်ဆွဲလိုက်ပါကိုကြောင့်သူမှာစိတ်ချမ်းသာကောင်းလာပြည့်စုံမြည်ကိုကြောင့်သူမှာစိတ်ချမ်းသာကောင်းလာပြည့်စုံမြည်သုံးပါစို့ပရိဒတ်စိတ်ရဲ့သဘောလေးကဘယ်လိုလဲလေကိုကြောင့်သူ့မှာစိတ်ချမ်းသာကောင်းလာကြည်စီနေကိုကြောင့်သူ့တော်ဘာမှာစိတ်ချမ်းသာသွားစီရမယ်ကောင်းလာကြည်စီနေကောင်းကျိုးချမ်းသာတွေပြည့်ဝသွားစီရမယ်ပြည့်စုံသွားစီရမယ်အဲ့ဒီစိတ်တက်ကလေးအဲ့ဒီဒိဋ္ဌံလေးမွေးရမှာပေါ့ကိုကြောင့်သူ့မှာစိတ်ချမ်းသာကောင်းလာကြည်စီနေအဲ့တော့ပရဟိတစိတ်တယ်ပရဟိတစိတ်တယ်ဆိုတော့ပရဟိတဆိုတာကဘာလို့ပရဟိတဆိုတာပါဠိစကားလုံးလားမြန်မာစကားလုံးလားပါဠိစကားလုံးဒါချင်းပရကဘာလို့ဟိတကဘာလို့ပရကအပြင်းမှာဟိတကကောင်းကျိုးအပြင်းကောင်းကျိုးတွေပေါ့ပရဆိုတာသူတစ်ပါးဟိတဆိုတာအကျိုးစီးပွားပရဟိတဆိုတော့သူတော်ဘာရဲ့အကျိုးစီးပွားပေါ့ပရဟိတစိတ်သက်ဆိုတော့သူတော်ဘာရဲ့အကျိုးစီးပွားကိုရည်ဆောင်ခြင်းနဲ့စိတ်သက်ပရဟိတပုဂ္ဂိုလ်ဆိုရင်သူတော်ဘာရဲ့အကျိုးစီးပွားကိုရည်ဆောင်နေတဲ့ပုဂ္ဂိုလ်ပရကမြန်မာဆိုတဲ့ဒီပရိယတ်ဒီမြန်မာတော့ပရကသူတော်ဘာနော်သူတော်ဘာဆိုတာကတယောက်ချင်းလဲချင်းပဲနှစ်ယောက်သုံးချင်းလို့များဘူးဖြစ်ပါလိမ့်မယ်ဟောဖြစ်ပါလိမ့်မယ်ပရဆိုတာသူတော်ဘာဟိတဆိုတာအကျိုးစီးပွားပရဟိတဆိုတော့သူတော်ဘာရဲ့အကျိုးစီးပွားပေါ့ပရဆိုတဲ့နေရာမှာတယောက်ထင်ရင်လည်းဖြစ်မယ်နှစ်ယောက်သုံးယောက်လေးငါးခြားယောက်ရင်လည်းဖြစ်မယ်ဆယ်ကဏ္ဍရာကဏ္ဍထောင်ကဏ္ဍတောင်ကဏ္ဍသိန်းတန်းကလေးကချီပြီးတော့ရင်လည်းဖြစ်မယ်မရင်မတတ်နိုင်အောင်အသင်ချီအနန္တရင်လည်းဖြစ်မယ်မိမိမှတစ်ပါးပြင်ပသောပုဂ္ဂိုလ်ဤအလုံးကိုပရလို့ခေါ်တာလေအဲ့ဒါပရဟိတဆိုတော့သူတယောက်သူတယောက်ရဲ့အကျိုးစီးပွားကိုဆောင်ရွက်ရင်လည်းပရဟိတဖြစ်တာလေဒီမရနိုင်တဲ့ကြောင့်များစွာသောပုဂ္ဂိုလ်တော်ဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်ရင်လေပရဟိတဖြစ်တာပါပဲအဲ့တော့ပရဟိတစိတ်သက်ဆိုတာဘာလဲခုနကတရာပါဠိတရာဤတိုင်းဒီပဲဖွင့်တော့အများကျိုးဆောင်ရွက်တာပေါ့သူတော်ဘာကျိုးဆောင်ရွက်တာပေါ့ပရဟိတစိတ်သက်ရဲ့သဘောတဘာဝလေးကိုပြောမယ်ဆိုရင်တော့ကိုကျင်းစာစိတ်ကိုပဲပရဟိတစိတ်သက်လို့ခေါ်တာပဲအများကျိုးဆောင်နေဆိုတာလေကိုကျင်းစာစိတ်ရှိမှဆောင်နိုင်တာပေါ့ကျမ်းစာပေးတဲ့နေနဲ့ကြောစာတမ်းပေးတဲ့နေနဲ့ပြောမယ်ဆိုတော့မေတ္တာဟိုဗြဟ္မစူရိယ၄ပါးရှိရမလားဒါတဲ့တော့ဗြဟ္မစူရိယ၄ပါးကမေတ္တာကရုဏာမုဒိတာဥပေက္ခာပရိဒတ်စိတ်တက်ဆိုတာတနည်းပြောလိုက်တော့ဗြဟ္မစူစိတ်တက်ပါပဲလူရင်းကတော့မေတ္တာပေါ့လေမေတ္တာဆိုတာသူတော်ဘာရဲ့အကျိုးစီးပွားရွှေဆောင်ခြင်းနဲ့စိတ်သက်ကိုမေတ္တာလို့ခေါ်တာပရဟိတအများကျဆောင်ဆိုတာ ਨੇ မေတ္တာ ਨੇ ကြတော့အဓိပ္ပာယ်ချင်းတိုင်းရင်းသွားကြတာပေါ့အဲ့ဒီမေတ္တာကမှဘယ်လိုမေတ္တာဘာနဲ့အခြေခံတဲ့မေတ္တာလဲဘာနဲ့တွဲနေတဲ့မေတ္တာလဲဆိုတော့ကရုဏာမေတ္တာမုဒိတာမေတ္တာဥပေက္ခာမေတ္တာဒါမျိုးသူတရားလေးပါမှာပရဟိတကြောင့်ပြောတော့မေတ္တာကိုအဓိကရှင်းတဲ့တင်မေတ္တာကိုခေါင်းကန်ပြီးတော့ပြောလိုက်တယ်ပြီးတော့မှကျန်တဲ့ကရုဏာမုဒိတာဥပေက္ခာကမေတ္တာရဲ့အခြေခံအခြေခံလေးဖြစ်သွားတယ်မေတ္တာကကရုဏာမေတ္တာရဲ့မုဒိတာမေတ္တာရဲ့ဥပေက္ခာမေတ္တာရဲ့လို့သုံးမျိုးရှိတာပေါ့လောကမှာကိုယ့်လောက်ဆင်းရဲတဲ့သူတွေကိုယ့်လောက်မပြည့်စုံတဲ့သူတွေအများကြီးရှိအဲ့ဒီပုဂ္ဂိုလ်တွေကိုကြည့်ပြီးတော့အဲ့ဒီဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုယ့်လောက်ဆင်းရဲကိုယ့်လောက်မပြည့်စုံတဲ့ပုဂ္ဂိုလ်တွေရဲ့လောအချက်ကိုဖြည့်ဆည်းပေးခြင်းလားကိုယ့်လောက်ဆင်းရဲကိုယ့်လောက်မပြည့်စုံတဲ့ပုဂ္ဂိုလ်တွေရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းလားကရုဏာဖယ်ရှားပေးခြင်းနဲ့စိတ်ကလေးဖြစ်နေတာကကရုဏာဖယ်ရှားခြင်းနဲ့စိတ်ကလေးဖြစ်နေရုံနဲ့တည်းနဲ့မပြီးသေးဘဲနဲ့တကယ်ကိုအရှင်မြေပြည့်တဲ့သူဆင်းရဲသွားအောင်လူဝတ်နေတဲ့သူပြည့်စုံသွားအောင်မပြည့်စုံတဲ့သူပြည့်စုံသွားအောင်ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဆင်းရဲဒုက္ခကလွတ်မြောက်သွားအောင်ကုတိလိုက်အောင်နှုတ်ထပါးစပ်ရောက်စိတ်ထမနှောရတကယ်လက်တွေဆောင်ရွက်ပေးတာကြတော့မေတ္တာအမှန်ကတော့မေတ္တာကရုဏာမုဒိတာဥပေက္ခာဟိုဇန်နေပင်မှာကြတော့သီးခြားပေါ့မေတ္တာဇန်ဆိုလဲမေတ္တာပေါ့ကရုဏာဇန်ဆိုလဲကရုဏာပေါ့သီးခြားစီပေါ့ လက်တွေ့ဘဝထဲမှာလက်နဲ့ကျင့်သုံးမယ်ဆိုရင်တော့မေတ္တာကအဓိကဖြစ်ပါတယ်အဲ့ဒီမေတ္တာရဲ့ပုံစံလေးကမှဘလို့ပုံစံလေးလဲဆိုတော့တချို့မေတ္တာကကရုဏာပုံစံလေးနဲ့ဖြစ်နေတဲ့မေတ္တာဆင်းရဲဒုက္ခရောက်နေတဲ့သူကိုမြင်ပထမဆုံးတဏှာတဲ့စိတ်ကလေးအရင်ရှင်းပြီးတော့မှသူ့ရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းလားဖယ်ရှားပေးခြင်းတဲ့အတိုင်းသူ့ရဲ့ဆင်းရဲဒုက္ခကိုလက်တွေ့တကယ်ဖယ်ရှားပေးလိုက်တာကရုဏာကိုခြေခံပြီးတော့မှမေတ္တာဖြစ်တာနော်ဆင်းရဲဒုက္ခဖယ်ရှားပေးခြင်းတဲ့စိတ်ကလေးရှင်းနေုံတသက်ကတော့ကရုဏာပဲတကယ်ကိုအဲ့ဒီဆင်းရဲဒုက္ခကလွတ်မြောက်သွားအောင်ဆောင်ရွက်ပေးလိုက်တာကြောင့်မှမေတ္တာဖြစ်သွားတာကရုဏာလောက်လေးနဲ့ဘာမှလုပ်လို့မရသေးဘူးနော်မေတ္တာဆင့်တီရောက်သွားမှသူတစ်ပါးမှပရဟိတတကယ်အများအကျိုးရှိသွားပါလိမ့်လမ်းမီလဲနေတူတူပြီးတော့အော်ကြည့်ကြည့်ကြည့်ကြည့်နဲ့စုပ်ကလေးလိုက်ပြီးတော့တနာကြံခေါင်းလိုက်တာနဲ့တနာယုံနဲ့တနာနေုံနဲ့အမြပရဟိတအများကြီးဆောင်ရရောက်လာမြောက်သူစိတ်ထဲကတော့ကရုဏာလေးနဲ့တနာတော့တနာနေတာပဲတကယ်ကိုသွားပြီးတော့လင်းနေတဲ့လူချူပေးလို့ဒိုင်းရလေးတွေနားလေးလေးတွေဖြတ်သွားရင်စီဒီတွေဖြတ်ပြီးလို့ပရီလေးစီးပြီးလို့အငွေလေးတွေဆိုင်ပြီးလို့ကုညီဆောင်ရှောက်ပြီးသူသွားလို့တဲ့နေရာကိုဖေးမှပြီးတော့ခေါ်သွားပြီးဒုက္ခရောက်နေတဲ့သူမြင်ကြည်တင်နေတဲ့စိတ်တနာတဲ့စိတ်တွေကတော့ကရုဏာတကယ်ကိုကြည်တင်ပေးလိုက်တာကြတော့မေတ္တာဖြစ်သွားတယ်မူရိဒာမေတ္တာကြတော့ကိုယ့်ရဲ့ဆင်ပြေတဲ့သူတွေကိုယ့်ရဲ့ပြည့်စုံတဲ့သူတွေမြင်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်။ဝမ်းမြောက်ဝမ်းသာဖြစ်နေရုံကတော့မူရိဒာပဲ။ဝမ်းမြောက်ရုံနဲ့မပြီးသေးဘဲဒီဆင်ပြေနေတဲ့ပုဂ္ဂိုလ်တွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေရဲ့လိုအပ်ချက်ကိုလည်းရှိစီးပေးတယ်။လိုအပ်ချက်ဆိုတာကမပြည့်စုံတဲ့ပုဂ္ဂိုလ်မှလိုအပ်ချက်ရှိတာမဟုတ်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမှလည်းလိုအပ်ချက်မရှိဘူးလား။ရှိတာပဲ။ဘာသာချမ်းသာနေပေမဲ့ဥပမာနာယောဂတစ်ခုခုဖြစ်တယ်။ဒီနာယောကကြောက်အောင်ပဲဆံဝစီသွားပြရမလဲဘသူစီသွားကူရမလဲဆိုတာမသိဘူးဆိုရင်ဓာတုတဲ့လွယ်ချက်ဖြစ်မနေဘူးလားဖြစ်နေတာပဲပေါ့ဒါကြောင့်အခြေအနေအားလျော်ဆိုတာလုပ်ငန်းသဘာဝအားလျော်ဆိုတာတကယ်တော့ပြည်စုံတော့ပြည်စုံတာပေါ့ပြည်စုံပေမဲ့သူ့ရဲ့လုပ်ငန်းသဘာဝကကြည်ကြဲကြဲနဲ့လုပ်နေတဲ့အလုပ်အများနဲ့ကြည်ကြဲကြဲနဲ့လုပ်နေတဲ့အလုပ်ဆိုတော့လိုအပ်နေသေးတာပဲလိုအပ်ချက်တွေရှိနေသေးတာပဲအဲ့ဒါဆိုရင်ဖြတ်ပြီးတော့သူ့ရဲ့လုပ်ငန်းပို့ပြီးတော့ကျေပြန်အောင်ပို့ပြီးတော့တုတဲ့အောင်မြင်အောင်လိုအပ်ချက်ဖြည့်ဆည်းပေးဖို့တောင်းဝင်ရှိတာပဲအဲ့ဒါကိုဖြည့်ဆည်းပေးရမှာပေါ့အဲ့တော့ကိုယ့်တဲ့ဆင်ကြီးကိုယ့်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုမုဒိတာနဲ့ဝမ်းမြောက်ဝမ်းမြောက်ရုံနဲ့ကျေနပ်မနေဘဲနဲ့ပြည့်စုံတဲ့ပြည့်စုံအောင်လိုအပ်ချက်တွေရှိရင်အဲ့ဒီလိုအပ်ချက်တွေပြည့်စုံသွားအောင်ကုညီဆောင်ရွက်ပေးတာကြတော့မေတ္တာမုဒိတာကိုခြေခံပြီးတော့မှမေတ္တာဖြစ်လာတာနော်အဲ့ဒါကြောင့်အဲ့ဒီမေတ္တာကြတော့မုဒိတာမေတ္တာလို့ခေါ်တာပေါ့နောက်မေတ္တာတစ်ခုကြတော့ဗါတယ်တော့ဥပိ္ပခာမေတ္တာဥပိ္ပခာမေတ္တာဆိုတာကတော့အများကျဆောင်နေဖြစ်တဲ့သူကျိုးမှဆောင်ရခြင်းနဲ့မုန်းတဲ့သူကျိုးကြတော့မဆောင်ခြင်းဘူးဖြစ်သူမုန်းရလို့ခွဲခြားနေတယ်ဖြစ်သူကျိုးကပိုဆောင်လိုက်မယ်ကိုမဖြစ်တဲ့ပုဂ္ဂိုလ်ကျတော့နည်းနည်းလေးပဲဆောင်ရလိုက်မယ်ဆိုရင်ဥပိ္ပခာမပါဘူးဥပိ္ပခာဆိုတာကဘယ်သူပေါ်မှမလဲဖြစ်စိတ်မထားဘယ်သူပေါ်မှလဲမုန်းစိတ်မထားချစ်ခြင်းမုန်းခြင်းမထားဘဲနဲ့လူဝလူလိုပဲမြင်လိုအပ်ချက်ရှိသူကိုလိုအပ်ချက်ရှိသူလိုပဲမြင်အကျိုးဆောင်တဲ့သူကိုအကျိုးဆောင်တဲ့သူလိုပဲမြင်တာအဲ့ဒါကဥပိ္ပခာပေါ့ကျင့်ကြံဆိုတဲ့အစွဲမုန်းရင်ဆိုတဲ့အစွဲညီကမှုမရှိဘဲနဲ့လူကိုယ်လူလိုပဲမြင်ကျိုးဆောင်ကြပုဂ္ဂိုလ်ကိုကျိုးဆောင်ကြပုဂ္ဂိုလ်လိုပဲမြင်တာကြတော့ဥပိ္ပခာမြင်ရတဲ့နဲ့မပြီးသေးဘဲနဲ့တကယ်လည်းပြဆောင်ရပြီလည်းဒါကြတော့မေတ္တာဥပိ္ပခာမေတ္တာပေါ့ဒါကဥပိ္ပခာမေတ္တာရဲ့အဓိပ္ပာယ်တစ်မျိုးပေါ့လေနောက်တနည်းအားဖြင့်တော့လည်းပဲခုနကရုဏာလေးနဲ့တခါရောက်တဲ့သူကိုတနာပြီးတော့မေတ္တာလေးနဲ့ကျိုးဆောင်ပေးတယ်ပြည့်စုံနေတဲ့ပုဂ္ဂိုလ်ချမ်းသာနေတဲ့ပုဂ္ဂိုလ်မုဒိတာနဲ့ဝမ်းမြောက်ပြီးတော့ပြည့်စုံတဲ့ပြည့်စုံမလိုအပ်ချက်တွေမရှိအောင်မေတ္တာနဲ့ကျိုးဆောင်ပေးတယ်ကိုယ်ကမေတ္တာထားပြီးတော့ကျိုးဆောင်ပေးနေမယ်ကိုဆောင်တဲ့အတိုင်းရှင်းမလာဘူးသူပဲဆင်းရဲကဆင်းရဲဒုက္ခကလည်းပါရမသွားဘူးပြည်စုံတဲ့ပြည်စုံလုပ်ပေးတာကလည်းလုပ်ပေးသလိုရှင်းမလာဘူးအဲ့ဒီကမှကိုလုပ်ပေးသလိုရှင်းမလာရကောင်းလားဒါမှမဟုတ်ကူညီခြင်းမရက်နဲ့မကူညီနိုင်ရကောင်းလားသူ့ရဲ့လိုအပ်ချက်တွေဖြည့်ဆည်းမပေးနိုင်ရကောင်းလားဆိုပြီးတော့ကိုစိတ်ထဲမှာစိတ်မချမ်းသာမှဖြစ်တတ်ဘူးလားဖြစ်တတ်တယ်ကူညီနိုင်မကူညီနိုင်တာကိုတွေးပြီးတော့စိတ်နှလုံးမတမ်းမရဖြစ်ဒေါသဒေါမနနာတွေရှင်းနေတတ်တယ်အဲ့လိုမဖြစ်ဘဲနဲ့ကံကံရဲ့ကျိုးလေးဆင်းရင်ဩကိုကတော့သူ့ရဲ့ဆင်းရဲဒုက္ခလေးပတ်သက်သွားအောင်ကုညီခြင်းပဲမဲ့သူ့ကံကတော့တော့ပဲပါတာကိုဆင်းရဲဒုက္ခကလုံးရောက်တဲ့ကံကမပါတော့လဲငါဘလို့မှကုညီလို့မရဘူးကံကံရဲ့ကျိုးလေးဆင်းရင်ပြီးတော့ကရုဏာဖြစ်စရာတရားအပေါ်မှာမေတ္တာနဲ့ကုညီခွင့်မရတာအပေါ်မှာစိတ်နှလုံးမတမယာမဖြစ်အောင်နေနိုင်တာဥပိ္ပခာမေတ္တာအကျိုးမဆောင်နိုင်ပေမဲ့စိတ်ထဲကတော့ကောင်းကျိုးရရှိခြင်းနဲ့မေတ္တာကြံပြီးတော့ရှိနေတာပေါ့နော်ကိုယ်နဲ့နှုတ်နဲ့မဆောင်ရပေးနိုင်ပေမဲ့စိတ်ကြီးနဲ့တော့မေတ္တာလေးပို့ပေးရတာပေါ့။ဆင်းရဲဒုက္ခမှလွတ်မြောက်ပါစေ။မုရိဒာမေတ္တာလေးဒီတိုင်းလဲပေါ့လေ။ပြည်စုံတဲ့ပြည်စုံကကိုကကူညီဆောင်ရပေးနိုင်မယ်။ကိုကူညီသလိုရှင်းမလား။အော်သူ့ကံကကဒီလောက်ပဲပြည်စုံထိုက်တာကူ။ဒီတဲ့ပုံပြီးပြည်စုံနေတဲ့ကံမရှိတော့လေ။ကိုကဘလောက်ပဲကူညီဘယ်တတ်နိုင်မှမလဲ။ကံကံရဲ့ကျိုးလေးဆင်းခြင်းတတ္တဝါတွေဟာကံတလင်ကိုမှဥစားရှိတယ်။ကံပြီးတဲ့အမွေကိုပဲခံယူနေရတယ်ဆိုပြီးတော့ကံကံရဲ့ကျိုးလေးဆင်းခြင်းပြီးတော့အများကျူလူလာတဲ့စိတ်ကလေးဖြစ်ရင်ဖြစ်နေတာကိုကြတော့ဗာမေတ္တာလို့ခေါ်လေ ဥပေက္ခာမေတ္တာကရုဏာမေတ္တာမုဒိတာမေတ္တာဥပေက္ခာမေတ္တာအဲ့လိုဥပေက္ခာကလည်းရေးကြည့်တယ်နော်ဥပေက္ခာကိုအဓိကထားပြောတဲ့နေရာမျိုးဆိုရင်တော့ဥပေက္ခာမေတ္တာဥပေက္ခာကရုဏာဥပေက္ခာမုဒိတာလို့ပြောရမှာပေါ့မေတ္တာမှာလည်းဥပေက္ခာလေးခြံရံထားမှာကရုဏာမှာလည်းဥပေက္ခာလေးခြံရံထားမှာမုဒိတာမှာလည်းဥပေက္ခာလေးခြံရံထားမှာဥပေက္ခာမှာပါဘူးဆိုရင်မေတ္တာနဲ့အကျိုးဆောင်ရင်လည်းမဆမ်းဘူးလေသောတာဓမ္မကဆင်းသွားတတ်တာကရုဏာနဲ့ဆင်းရဲကလွမြောက်လုံမပေးနိုင်ရင်လေသိချင်းရရတယ်ဒါမှမဟုတ်တကယ်ဒုက္ခလွတ်ရှင်နိုင်မှာမဟုတ်ဘဲနဲ့ဆိုရင်တော့ကဥပန်တော့ကဆိုတဲ့ဒေါသဓမ္မတရင်လေရှင်းနေတတ်တယ်မုဒိတာမှာဥပေက္ခာလေးမပါဘူးဆိုရင်လေဒီတစ်ပါးရည်ပြည့်စုံမှုကိုယ်နဲ့ပတ်သက်ရပတ်သက်ကြောင့်ရည်ပြည့်စုံမှုကြည့်ပြီးတော့လောဘဓာတ်ဤမမနာဓာတ်ဖြတ်သွားတတ်တယ်ဥပေက္ခာကတော့မေတ္တာကရုဏာမုဒိတာဘယ်အရာမှမဆိုပါရမှာကြီးတယ်နော်အဲ့တော့ပရဟိတစိတ်သက်ဆိုတာမေတ္တာကရုဏာမုဒိတာဥပေက္ခာဇေမဇူတရား၄ပါးနဲ့ပြည့်စုံတဲ့စိတ်သက်ပါပဲဇေမဇူတရား၄ပါးကိုပဲတစ်ကလုံးနဲ့ခြုံငုံပြလိုက်တော့ကိုယ်ရင်းစာစိတ်သက်ပေါ့အစင်မီပြည့်တဲ့နဲ့တွေ့လို့ရှိရင်လေကိုယ်အစင်မီပြည့်တော့ကကိုယ်ကိုသူတော်ဘာကကူညီလိုက်လို့အစင်ပြေသွားစိတ်ချမ်းသာသွားတာဒီနဲ့ကိုယ်ချင်းစာကြိုက်ကြည့်ပြီးတော့သူ့ရဲ့အစင်မီပြည့်တိုင်းပြေကောင်းအောင်လုပ်ပေးလိုက်ရတယ်။ငါအစင်မီပြည့်တော့ကသူတော်ဘာကူညီလိုက်လို့အစင်ပြေတော့ငါစိတ်ချမ်းသာတယ်လို့သူ့အစင်မီပြည့်ရှိနေတော့ငါကူညီလိုက်နေသူစိတ်ချမ်းသာတော့မှာပဲကိုယ်ချင်းစာကြည့်ရတယ်။ကိုယ်အစင်ပြေနေပြီမဲ့ကိုယ်ကိုပြည့်စုံတဲ့ပြည့်စုံအောင်လိုအပ်ချက်ဒီဘာမှမရှိတာလိုလီလေးမရှိတာကိုယ်ကြီးဆောင်ရပြီးတော့ကိုယ်မှစိတ်ချမ်းသာရတယ်လို့သူမှပြည့်စုံနေပြီနဲ့ပြည့်စုံတဲ့ပြည့်စုံငါကူညီနေတယ်သူစိတ်ချမ်းသာတော့မှာပဲကိုကျင်းစာစိတ်ပြီးနေလीအဲ့ဒါပရဟိတစိတ်တဲ့ဆိုတာကိုကျင်းစာစိတ်ဇေမဇူစိတ်ဇေမဇူတရား၄ပါးရှိမှာပဲညီမတဲ့လူလူပိသားတဲ့လူလို့ခေါ်နိုင်တာပေါ့စိတ်ကိုနှဆောင်းနေတော့ဘာအတန်ဘလို့တန်ထမလို့ဟိုတင်းနေ35ဆိုတဲ့ခဏန်းနေရှိတယ်မလားစိတ်ကိုနှဆောင်းနေနေရေးလိုက်ရင်ဟိုတကယ်ဟုတ်စားပစ္စည်းကတော့မဟုတ်ဘူးပေါ့လေအတန်တန်းနိုင်ဆက်ရင်းမဲ့ဆိုမရဘူးလားဦးသွင်းတို့ကလေးတို့ကအဲ့ဒါဒီဟို9တန်းလောက်ကထင်တယ်တကယ်ကြီးနေတဲ့ခက်ရှုပ်ရှုပ်ရှောက်ရေးခဲ့ဘူးလေတကယ်ကြီးချင်းချင်းအဲ့ဒါအဲ့လိုရှောက်ရေးပြီးတော့အင်းစားတစိကောင်းကပ်ပြီးတော့စာမှုခဲ့ဘူးလား ABCD နဲ့လည်းရေးလို့မရဘူးလားရတယ်လေဆိုတော့အချစ်ဆိုတော့ဒီ ABCD နဲ့ဘယ်လိုရေးမလို့အားကြတော့ရှိတာ A ပေါ့ A ဆိုတော့တန်းတော့အတန်ထွက်မှာလေချစ်ကြတော့ CH ဆိုတော့ရပ်ပင်ဆက်တော့ချစ်ထလိုက်တာပေါ့အင်္ဂလိပ်နဲ့မြန်မာနဲ့ရောဆက်ပြီးပြေးလိုက်တာလေအတန်ကတော့အချစ်လည်းမဆက်ဘူးလား A က R CH ရပ်ပင်ဆက်တတ်ကြတော့ချစ်ဆိုတော့အချစ်ပေါ့ CH ကချတာဖြစ်တာမလားအဲ့ဒါအချစ်ပေါ့အဲ့တော့တစ်ကိုနှချောင်းငင်တော့တူလို့တန်ထမှာပေါ့နှစ်ကိုနှချောင်းငင်တော့နှူလို့ထမှာပေါ့သုံးကိုနှချောင်းငင်တော့တူလို့ထမှာဒါပြဦးလူမငယ်ငယ်တုန်းကရည်ရသာပြီးတော့တနဲ့သုံးနှချောင်းငင်နဲ့ပြီးခဲ့သေးလားအဲ့လားသူ့ကိုချက်တယ်ဆိုရင်သာသုံးနှချောင်းငင်သူ့ပေါ့ pH နှချောင်းငင်သူ့လို့မရဘူးလားအဲ့တော့သာနှချောင်းငင်ကြတော့သူ့ပေါ့လေးနှချောင်းငင်ကြတော့သူ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဇေမဇူတရား၄ပါး၄ကဏ္ဍအဲ့ဒီ၄ကိုနှချောင်းငင်လိုက်တော့မှဘာဖြစ်မှာလို့လူချင်းမှာနှချောင်းငင်ကြတော့နှချောင်းကဘာဖြစ်မှာလို့စေဒနာရဲ့တရားတရားရဲ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့၄ကဏ္ဍလေးကိုစေဒနာရဲ့တရားတရားရဲ့ဆိုတဲ့နှချောင်းလေးနဲ့ငင်းလိုက်တော့မှဘာဖြစ်တာလို့လူလို့ဖြစ်လာတာမေတ္တာကရုဏာမုဒိတာဥပေက္ခာလည်းမရှိစေဒနာတရားတရားလည်းမရှိဘူးဆိုရင်လူလို့ခေါ်နိုင်မှာမလားမခေါ်နိုင်ဘူးလူကိုပဲလမ်းနှချောင်းငင်နဲ့သတ်ပုံမရေးပဲနဲ့ဘယ်လိုရေးလိုက်တာလို့လေးနှချောင်းငင်တော့လေးကပါတော့ဇေမဇူတရား၄ပါးမေတ္တာကရုဏာမုဒိတာဥပေက္ခာနှချောင်းငင်ကစေရနာရဲ့တရားရဲ့စေရနာရဲ့ဘယ်အရှိထားထားပေါ့တရားဆိုတာကယုံကြည်တာလေသူတော်ဘာမှမကောင်းရကောင်းရလုပ်ပြီးရင်လောလောဆယ်မှာသူတော်ဘာကောင်းရကောင်းရဖြစ်သွားပြီမြေတကယ်တမ်းကျတော့သစ္ဆုတ်ပန်တန်တရားမှာကိုယ်တည်းကောင်းကျိုးတွေဖြစ်မှာပဲတန်ခါရဲ့အကျိုးပေါ့ဒါယုံကြည်ချက်တွေပြောမယ်ဆိုအများကြီးပေါ့နော်ယရနာတုံးမှာကံကံရဲ့အကျိုးရှိဖို့ကနောက်ဘဝစသည်ယုံကြည်တာပေါ့အများကျိုးသမထကိုအနေနာခံလိုက်ရတယ်ကိုယ်မှနင်းလာသွားတယ်ဆုံးရှုံးသွားတယ်ကိုယ့်ဘက်ကဆွန့်နှောင့်လိုက်ရတယ်ကိုယ်မှဘာကျိုးမှမကြံတော့ဘူးလို့ဆိုရင်ဒါတရားတရားမရှိတာပေါ့စေတနာကြတော့ကံကံရဲ့ကျိုးတော့ယုံကြည်ပါရဲ့အများကိုကောင်းရကောင်းရလုပ်ပြီးရင်ကိုယ့်တဲ့ပြစ္ဆုတ်မှန်တရားကောင်းကျိုးတွေရမယ်ဆိုတော့ယုံတော့ယုံမှရဲ့အဲ့ဒီလိုအများကောင်းကျိုးရှိရရှိချင်လို့တွေကိုလက်တွေ့မလုပ်ရှိဘူးစေတနာဆိုတာကစိတ်ဆော်တာလေစိုက်တွန်းတာအားပေးတာလက်တွေမေတ္တာကိုပြုဖို့ဖို့လက်တွေကရုဏာကိုပြုဖို့ဖို့မုဒိတာဥပေက္ခာကိုတကယ်လက်တွေကိုနှုတ်စိတ်နဲ့သရုပ်ဖော်ဖို့အတွက်ဘုရားကတိုက်တွန်းနေတာလို့စေတနာကတိုက်တွန်းတာမေတ္တာလေးနဲ့အများကြီးတော့ဆောင်းတော့ဆောင်းရင်လားပဲဒါပေမဲ့အိယာဘောကမထဘာမှလည်းလက်တွေအများကြီးမလုပ်ဖြစ်ဘူးဆိုရင်အများကြီးတကယ်ရှိပါမလားဒါဆိုရင်လူခေါ်နိုင်မှာမလား မေတ္တာမရှိဘဲနဲ့ကရုမှုဥပ္ပေနဲ့ပဲသုံးခုနဲ့သောဆိုတော့လူဖြစ်မလားသူဖြစ်မလားမင်္ဂလာမေတ္တာမရှိရင်ကရုတို့မှုတို့ဥတို့လည်းမရှိနိုင်ပါဘူးလေးနှစ်ချောင်းရင်လူလို့ခေါ်ပါတယ်စွန့်ရမှတ်ထားတော့ဒီနေ့ဗာတရားမှမမှတ်မိရင်ဒီလေးနှစ်ချောင်းရင်လူဆိုတာသိရင်တော်ပြီလေးဆိုတာကဒီမှာဒီမှာတရုပ်ပြောရင်မေတ္တာကရုဏာမုဒိတာဥပေက္ခာနှစ်ချောင်းငင်ကြတော့နှစ်ချောင်းကစေရနာရေတဒါရေတတိပြဏဒါရရေစေရနာရေဒီနှစ်ချောင်းငင်မှာလူတို့ခေါ်နိုင်ပါတယ်ခုနဆောင်ပုံလေးလည်းပြန်ဆွဲလိုက်ပါကိုကြောင့်သူ့မှာအဲ့ဒါကိုကြောင့်သူမှစိတ်ချမ်းသာစေခြင်းနဲ့အကောင်းကျိုးဖြစ်စေခြင်းနဲ့စိတ်ဓာတ်လေးကိုပရဟိတစိတ်ဓာတ်ပဲအများကောင်းကျိုးလူလာတဲ့စိတ်ဓာတ်မေတ္တာစိတ်ဓာတ်ဗျမစိုးစိတ်ဓာတ်အဲ့ဒါအရိပရဟိတရဲ့သဘောလေးပေါ်လင်းတော့ချက်ပြောမယ်ဆိုရင်ပရဟိတကိုတရုတ်ခွဲလိုက်ပေါ့အလိုအလျောက်ပရဟိတရဲ့တကူးတကပရဟိတရဲ့ပရဟိတဘယ်လိုမျိုးလဲနှစ်မျိုးအလိုအလျောက်ပရဟိတဆိုတာကကိုယ့်ရဲ့အတ္တမိမောင်းကြောင့်အလုပ်ကိုလေတစ်ဖက်သားပေါ်မှာစိတ်စည်ရနာမေတ္တာထားပြီးတော့အရေးအတွင်းအကောင်းဆုံးဖြစ်အောင်လုပ်တာကိုအလိုအလျောက်ပရဟိတလို့ခေါ်တယ်။တကူးတကပရဟိတဆိုတာကကိုယ့်ရဲ့အတ္တမိမောင်းကြောင့်အလုပ်နဲ့ဘာမှမသက်ဆိုင်တဲ့အများကိစ္စအများအလုပ်တွေကိုအချိန်ကုန်ခံအပင်မခံငွေကုန်ခံအချိန်ကုန်ခံအပင်မခံငွေကုန်ခံအလုပ်ပြတ်ခံပြီးတော့တမင်တကတကူးတကလုပ်တယ်ပရဟိတကိုကြတော့တကူးတကပရဟိတလို့ခေါ်တယ်။ကိုမလုပ်ဘဲနေလဲအနေသာကြီးပဲနေလို့ရတာပဲမနေတာဘူးမနေနိုင်ဘူးတကူးတကအချင်းပေးပြီးတော့ငွေကုန်ခံပြီးတော့လုပ်ရခံပြီးတော့ကိုအပင်မခံပြီးတော့ကိုသွားလုပ်တယ်အဲ့ဒီလိုပရဟိတမျိုးကြတော့တကူးတကပရဟိတဒါကတော့အများပြောနေကြတဲ့ပရဟိတပေါ့နော်တကူးတကပရဟိတကိုပဲအများကပရဟိတလို့ပြောကြတာအလိုလေးပရဟိတဆိုတာကကိုယ့်ရဲ့အတ္တမေမညာလို့ကိုယ့်ရဲ့စီးပွားရေးအလုပ်ကိုပဲကိုယ့်အတ္တမေမညာကိုယ့်စီးပွားရေးနဲ့ပတ်သက်ဆက်ဆံနေတဲ့ပုဂ္ဂိုလ်ဒီပေါ်မှာစိတ်စည်ရနာမေတ္တာထားပြီးတော့ကိုယ့်အလုပ်ကိုရည်သွေးအကောင်းဆုံးဖြစ်အောင်လုပ်တာအလိုလေးပရဟိတကိုယ့်ရဲ့တမောညာလို့ဆိုတော့ဇီးရောက်နေပဲဆိုကြပါစို့ဇီးရောက်နေဆိုလို့ရှိရင်ကိုယ့်ရဲ့ရောင်းကုန်ပစ္စည်းဝယ်တဲ့ပုဂ္ဂိုလ်ကအလကားပေးလိုက်တာဟုတ်ရဲ့လားအလကားပေးလိုက်တာမဟုတ်ဘူးသူပတ်ဆံပေးလို့ပစ္စည်းပေးလိုက်တာပဲတာမန်ညစ်ကြည့်လိုက်တော့ပရဟိတအများကြီးဆောင်တယ်လို့ထင်စရာလုံးဝမရှိဘူးနော်ဒါပေမဲ့လို့ကိုယ့်ရောင်းတဲ့ရောင်းကုန်ပစ္စည်းကိုအရေးသေးအကောင်းဆုံးဖြစ်အောင်လုပ်တယ်ပစ္စည်းမှန်အောင်လုပ်တယ်ဈေးနှုန်းကိုလည်းပဲမတော်မတရားမတန်တဆအမျက်အစွန်းမတင်မင်းနဲ့တင့်တယုံလေးပဲအမျက်အစွန်းတင်ပြီးတော့ရောင်းတယ်အလေးတင်အောင်ချိန်ဝင်ကိုလည်းမှန်မှန်ကန်ကန်လုပ်ပြီးတော့ရောင်းတယ်။ဝယ်လူပေါ်မှာလည်းရည်ရည်ကြီးကြီးကြီးငန်းငါသိသိမှုမင်းနဲ့စိတ်ချမ်းသာအောင်ပြောဆိုဆက်ဆံတယ်။အဲ့ဒါဆိုရင်အလိုအလျောက်ပရဟိတဖြစ်သွားတယ်။အလိုအလျောက်အများကျိုးဆောင်မိတာဖြစ်သွားတယ်။အလိုအလျောက်အများကျိုးဆောင်မိတာဖြစ်တယ်မဖြစ်ဘူးဆိုတာကိုအကြီးအသေးမကောင်းအောင်လုပ်တဲ့သူနဲ့နှမ်းရှင်ကြီးမှသိနိုင်။အလေးခိုးတဲ့ဆိုင်ကဝယ်လာရတာနဲ့အလေးမခိုးတဲ့ဆိုင်ကဝယ်လာရတာဘယ်ဟာပိုစိတ်ချမ်းသာလဲ။အလေးမခိုးတဲ့ဆိုင်ကဝယ်လာရတာစိတ်ချမ်းသာတယ်အလေးခိုးတဲ့ဆိုင်ကဝယ်လာရတော့စိတ်ဆင်းရဲတယ်ပေါ့အလေးခိုးတဲ့ဆိုင်ကဝယ်လာရလို့အလေးမပြေတာအင်းရလို့ချေကြည့်လို့အလေးမပြေမှန်းပြီးလို့စိတ်ဆင်းရဲတာနဲ့နှမ်းရှင်ကြည့်လိုက်တော့မှအလေးကြည့်အောင်ရောင်းလိုက်တဲ့သူဟာကိုယ့်ကိုစိတ်ချမ်းသာအောင်လုပ်လိုက်တဲ့ဆိုတာထင်ရှားမတော်ဘူးလားထင်ရှားသွားတယ်အလေးမခိုးတဲ့သူဟာအလေးမှန်မှန်ကန်ကန်ရောင်းချလိုက်တဲ့သူဟာဝယ်သူပေါ်မှာစိတ်ချမ်းသာအောင်လုပ်ပြရရောက်တယ်ဝယ်သူရဲ့အကျိုးစီးပွားကိုရက်ဆောင်လိုက်ရရောက်တယ်ဝယ်သူကအလိုလျောက်အများကြီးဆောင်ပြီးသားဖြစ်သွားတယ်ဆိုတာသင်ရှားပါတယ်။ရှင်ကြီးမှပြီးတာလားနော်။ဆိုတော့ပြန်ဆရာနှစ်ယောက်အုပ်ဒီပါးတွေပြီးလာမြေကြီးစီးကြတယ်။ပြန်ဆရာတယောက်ကတော့ဖြစ်တယ်လို့ပဲပြီးပြီးရောအချိန်တန်နေသားကရပြီးရောဆိုပြီးတော့ဖြစ်တယ်လို့စီး။တယောက်ကတော့မဟုတ်ဘူးအုပ်ဒီကြီးစီးစီးကြီးနဲ့တတ်တတ်ရရစီးတယ်။အင်္ဂရီချောကန်တော့လေတကယ်ကိုဆန့်ကျင်လိုက်ချောမွန်နေအောင်ကိုချောကန်ထားတယ်။ကိုတယောက်ကတော့စိတ်စီနေတာမပါဘူးကြမ်းကြမ်းကြီးနဲ့ဖြစ်တယ်လို့ပဲ။အကွေရီအစင်းရဲ့ယာရီရလည်းထင်လို့အချောကန်ပြီးလို့ဆေးထုတ်ပြီးတဲ့တော့မှကန်ကြီးကျန်းကျန်းတန်းတန်းကြီးခိုးတရက်ကတော့မဟုတ်ဘူးသူစီးသွားတဲ့ဟာသူချောကန်တာလေးကန်ကြီးလူညံ့နေတာလေကျန်းကျန်းတန်းတန်းကြီးဖြစ်တယ်လို့စီးသွားတဲ့ဗျံဆရာရဲ့အဆောက်အုံမှနေရတာနဲ့ကောင်းကောင်းအရည်သွေးကောင်းအောင်စီးထားတဲ့ဗျံဆရာရဲ့အဆောက်အုံမှနေရတာဘယ်ဟာစိတ်ချမ်းသာရောအရည်သွေးကောင်းကောင်းစီးတဲ့ဗျံဆရာဆောက်တဲ့အဆောက်အုံမှနေရတာစိတ်ချမ်းသာတာပေါ့အဆောက်အုံမြင်တိုင်းမြင်တိုင်းလည်းစိတ်ချမ်းသာတယ်အဆောက်အုံကိုသုံးဆွဲတိုင်းသုံးဆွဲတိုင်းလည်းသင်ချမ်းသာတယ်မိုးရောင်ဆောက်တဲ့အိမ်နဲ့မိုးမလောင်ဆောက်တဲ့အိမ်ဆောက်တော့ဘယ်အိမ်မှနေရတာသိချမ်းသာမှာတော့ မိုးလုံးအောင်လှောက်ထားတဲ့ဤမန္တရစိတ်ချမ်းသာတာပေါ့ပေါ်တန်းနဲ့အောက်ကချထားတဲ့ကွန်ကရစ်အခင်းဒီလက်ညီလေးကွန်ကရစ်ပါပါလေးပဲခင်းတယ်လို့ပေါ်ကထောင်းလဲအောက်ကကြာရအောင်ကထောင်းလဲဘောကကြာရအပေါ်ကဒီကလည်းအောက်ကကြာရအောင်ကဒီကလည်းဘောကကြာရအပေါ်တန်းနဲ့အောက်ထပ်အတန်းကြီးမလုံးနဲ့အဆောက်အအုံနေရတာနဲ့အင်္ဂလိပ်ထူးထူးလေးသုံးထားလို့ကျန်ရင်ကွန်ကရစ်ထူးထူးလေးသုံးထားလို့အပေါ်တန်းအောက်ထပ်အတန်းကြီးလုံးလေးနဲ့ဆောက်ဦးနေရတာဘယ်ဟာစိတ်ချမ်းသာတယ်ပေါ်တန်းချင်းအလူလျောင်းပရဟိတဆိုတာသဘောပေါက်ပြီနော်ကိုယ့်ရဲ့အတမူးမောင်းချောင်းအလုပ်ကိုပဲတစ်ဖက်သားအပေါ်မှာစိတ်စည်ရနာမေတ္တာထားပြီးတော့ကိုယ့်အလုပ်ရဲ့ကိုယ့်အလုပ်ကိုအရည်အသွေးကောင်းဆုံးရှိအောင်လုပ်နေရင်အလူအလျောင်းကိုပဲပရဟိတဖြစ်နေတာအမျက်ဆုံးကတော့ယူတာပဲနော်ဒီအောင်တဲ့ပုဂ္ဂိုလ်အမျက်ဆုံးတော့တည်းယူတာပဲယူပေမဲ့လို့တစ်ဖက်သွေးပြီးပေါ်မှာစည်ရနာမေတ္တာလေးထားပြီးတော့အကောင်းဆုံးရှိအောင်ဝန်ဆောင်မှုပေးနေတယ်ဆိုရင်အလုပ်အလျောင်းပရဟိတဖြစ်သွားတယ်ဒါကကိုညာနဲ့ချက်ချင်းစဉ်းစားကြည့်တော့နော်အမောက်ဆိုးတဲ့ဆိုင်သွားဝယ်ရတယ်အပေါက်မဆိုးတဲ့ဆိုင်သွားဝယ်ရတာရောဒါချက်တွေ့ရုံနဲ့နော်ဟဲ့ဝဲသူပေါ်မှာနည်းနည်းကြောတင်းကြီးနဲ့ဆက်ဆံတဲ့ဆန်သောက်ဝယ်ရဘာဖြစ်ခြင်းကိုကောင်းတာဒါကိုပဲနာမည်ပေးထားတယ်ဒီတော်ရှိပြီသတို့ဆိုပြီးတော့ဟုတ်လားကာတုန်လေးတစ်ခုမှဖောက်ခူးတာပါတကွက်ကာတုန်လေးမှာအဲ့ဒါဝဲသွားတဲ့ဟိုဇီးဝဲကုန်တိုင်းထဲမှာလာသွားလာသွားတဲ့ပုဂ္ဂိုလ်ကအကျဉ်းထွက်ရင်းနဲ့ပြောသွားတာလေဒီဆိုင်ကတော်ရှိပြီသတို့ဖြစ်မယ်တဲ့ဘာလို့လဲဆိုတော့အယောင်စီကောင်မလေးတွေမျက်နှာတွေကရှုတည်တည်ဖြစ်နေလို့တဲ့ဟုတ်လားရန်ကုန်ကစီမားတွေကကိုဝဲသူဟိုပစ္စည်းမပြရင်းလိုလိုပြရင်းလိုလိုဝေရှင်းတော့လည်းပဲရှင်းရင်းလိုလိုမရှင်းရင်းလိုလိုနဲ့စိတ်မပါလက်မပါမျက်နှာကပြုံးပြုံးချီချူမရှိမျက်နှာလိုမျက်နှာပုတ်ကြီးနေဆိုတော့အဲ့ဒီဆိုင်ဘာဆိုင်နေတော့ဒေါ်ရှိတွေကပန်းရှင်းကတော့ဒေါ်ရှိတွေဟုတ်ချင်မဟုတ်မှရောင်းတဲ့သူတွေကတော့ဘာတွေဖြစ်နေတော့ကိုရှုတီတို့မရှုတီတို့ဖြစ်နေတာအဲ့လိုဆိုတော့ဝဲတဲ့သူတွေမှာစိတ်ချမ်းသာပါဦးမလားသိမထမ်းတာတော့ညနေတော့ညနေပုတ်ကြီးနဲ့ရှူတီတီဖြစ်နေလို့မကောင်းဘူးသူကြတော့လေတချို့ကုန်းတွေကြတော့လေဝဲသူနောက်တောက်ချောက်ဟိုတခိုးဖမ်းလို့လိုက်နေကြတယ်မရှိဘူးလားအဲ့ဒါကြတော့ဘလော့စိတ်ချမ်းသာကိုဘလော့စိတ်ဆင်းရဲကိုကောင်းတာလေအကြောင်းကိစ္စတစ်ခုနဲ့မလွန်မဆန်သာလို့အဲ့ဒီလိုပဲကုန်းလိုက်တစ်ခုရောက်သွားတယ်သူစင်းတော့အဲ့ဒီလိုပြတ်လိုက်တဲ့ကြာအဲ့ဒီဆိုင်တက်တက်လုံးမတော်တော့ဘူးဘရောမှမတော်တော့ဘူးဟုတ်ကြီးမှာတခုခိုးမဲ့နဲ့ထင်နေတာမျိုးပြောတတ်ဘူးနော်ခလာဟိုညနေညနေခင်းကြည့်ပြီးတော့မတင်ကြတဲ့ပုံပါလို့နောက်ကကတ်လိုက်တယ်ဆိုထားပါတော့အင်းဒီကနေရှောင်းနေတဲ့ဘုံကြီးမြေသားနဲ့ဟုတ်လားနောက်ကနေတကူပန်းလို့လိုက်နေတော့ဘလတ်စိတ်ချင်းကိုကောင်းတာလေဒါကြောင့်အလိုအလျောက်ပရဟိတဝန်ဆောင်မှုဆိုတာဝဲသူကစားမပေါ့လေနော်ဝဲသူစိတ်ချမ်းသာအောင်သုံးဆွဲသူစိတ်ချမ်းသာအောင်ဝဲသူစိတ်ချမ်းသာအောင်လှူထောင်ပေးနေတာဝန်ဆောင်မှုပေးနေတာကူကဘာဖြစ်နေတာလဲအလိုအလျောက်ပရဟိတဖြစ်နေတာတကူတကပရဟိတတွေစေတနာတရားများမရှိလို့လှုပ်ချင်နေပါကိုယ့်ရဲ့အတ္တမောင်းချောင်းအလုပ်ကလေးကိုတော့တစ်ဖက်သားပေါ်မှာစိတ်စီရင်နာမေတ္တာထားပြီးတော့တစ်ဖက်သားစိတ်ချမ်းသာအောင်လုပ်မပေးသင့်ဘူးလားလုပ်ပေးသင့်တယ်ဝန်ဆောင်မှုကောင်းတဲ့လုပ်ငန်းနဲ့ဝန်ဆောင်မှုမကောင်းတဲ့လုပ်ငန်းရည်ရှိကြတဲ့ဘယ်လုပ်ငန်းကအောင်မြင်မှာလဲဝန်ဆောင်မှုကောင်းတဲ့လုပ်ငန်းအောင်မြင်မှာပေါ့အလိုအလျောက်ပရဟိတဆိုတာတကယ်တမ်းကျတော့ကိုယ့်တွေအတ္တဟိတကိုယ့်အကျိုးစီးပွားလည်းဖြစ်မနေဘူးလားဖြစ်နေရပါပြီအဲ့ရအလိုလျောက်ပရဟိတလည်းဆောင်ရွက်ပါတကုဒကပရဟိတလည်းဆောင်ရွက်ပါတကုဒကပရဟိတကတော့လူမှုရေးပရဟိတကြီးလေးရှိတယ်ပေါ့မိမမဲ့ကလေးတွေကိုတည်သူဆောင်ရှင်ပေးတာတို့မြန်မြန်လေးကိုလူရဝံဆောင်ရှင်ပေးတာတို့စသည်အရှင်ပေါ့လူမှုရေးပရဟိတကျန်ပါရေးပရဟိတအရေးကယောဂသည်တွေ HIV AIDS ယောဂသည်တွေစသည်အရှင်ပေါ့လေလူမှုရေးပရဟိတကျန်ပါရေးပရဟိတပညာရေးပရဟိတအကြောင်းမတဲ့နိုင်တဲ့ပုဂ္ဂိုလ်ကြီးကြောင့်ဆောင်ပေးတာတို့ပညာသင်ဖို့အခက်အခဲဖြစ်နေတဲ့ပုဂ္ဂိုလ်ကြီးဟုတ်ဆင်းရဲမိပြီပေါ့လေဆင်းရဲမိပညာသင်ကြားဖို့ခက်ခဲဖြစ်နေတဲ့ပုဂ္ဂိုလ်တွေကိုကိုကစေတနာမြတ်တက်ထားပြီးတော့ဆင်းရဲမိအောင်သင်ကြားပေးတာလို့စသည်အရှင်ပေါ့လေယူမှုရေးကျမ်းမာရေးပညာရေးအဆက်ရှိတဲ့လောကကြီးရာနဲ့ပတ်သက်တဲ့ပရဟိတတွေနဲ့ဆောင်ရွက်စရာအများကြီးပါပဲသာသနာရေးပရဟိတနဲ့ပတ်သက်လို့လည်းဆောင်ရွက်စရာကြီးအများကြီးပဲသာသင်တိုက်ပြီးရှိတဲ့ဈိတ်သားတွေရှိတယ်အခုလိုတရားဝိဒ္ဓိကျင်းပါတယ်ဆိုတော့လေသာသနာရေးပရဟိတဆောင်ရွက်တာပေါ့အများတရားဓမ္မတွေသိအောင်သာသနာလို့ခေါ်တဲ့ဘုရားဆုံးမတွေသိအောင်ဘယ်လိုပုံစံမျိုးတွေပဲဖြစ်ဖြစ်ဘယ်လိုနည်းလမ်းမျိုးတွေပဲဖြစ်ဖြစ်သိခွေးငါးရာမျိုးတို့စောက်ငါးရာမျိုးတို့စသည်အရှင်ပေါ့သာသနာရေးပရဟိတတွေလည်းလုံးမစလို့ချက်တွေအများကြီးမရှိဘူးလားအဲ့ဒီလိုလူမှုရေးပရဟိတသာသနာရေးပရဟိတတွေကိုယ့်ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဘာမှမသက်ဆိုင်တဲ့လုပ်ငန်းကိစ္စတွေကိုအများအကျိုးတက်တဲ့အတွက်ရှိရှိပြီးတော့လှူဆောင်ပေးတဲ့ပရဟိတကြတော့ဘာပရဟိတတွေလဲတကူးတကပရဟိတတကူတကအလိုလျောက်မရဟိတာကိုတကူတကမရဟိတာကိုနှစ်မျိုးလုံးပြည့်စုံအောင်ကြိုးစားနိုင်ရင်တော့အကောင်းဆုံးပဲအလိုလျောက်မရဟိတာကျတော့အတ္တဟိတာကိုကြိုးစီပွားမျှော်လင့်ချက်လေးနဲ့ပါတော့ပါနေတာပေါ့ပထမပိုင်းမှာတော့ကိုယ်ဆိုင်ပို့ပြီးတော့ရအောင်ကောင်းအောင်ကိုယ်လုပ်ငန်းပိုးအောင်မြင်အောင်ဒီလိုဝန်ဆောင်မှုကောင်းကောင်းလေးပြီးမှ
ကုန်ပစ္စည်းအရေးတွေကောင်းကောင်းလေးလုံးမှာကိုယ့်လုပ်ငန်းအောင်မြင်မှဆိုတော့ကိုယ့်လုပ်ငန်းအောင်မြင်စေခြင်းနဲ့အတ္တဟိတရည်ရွယ်ချက်လေးလည်းပါနေတာ။ဒါပေမဲ့လို့သူတစ်ပါးပေါ်မှာစည်ရနာထားတဲ့အလေးကျင့်လေးများများလာတဲ့ခါကျတော့အလေးကျင့်အားကောင်းလာတဲ့ခါကျတော့ကိုရကိုကိုပြည့်စုံမှုဆိုတာအဓိကမဟုတ်တော့ဘူး။သူတစ်ပါးစိတ်ချမ်းသာဖို့သူတစ်ပါးအရှင်ပြေသွားဖို့သူတစ်ပါးကောင်းကျိုးရသွားဖို့ဆိုတာပဲအဓိကဖြစ်သွားတော့တယ်။ဒါကသူတစ်ပါးစိတ်တဲ့မနိုင်တဲ့စိတ်တဲ့တကယ်ငွေးပြီးတော့လှုပ်လှုပ်ကြည့်ရင်စိတ်ထားကကြောင်းနေသွားတာ။အကျိုးများကတော့အတ္တမေဝါညာဆိုတာကရှိသေးတာကိုနာမည်ကကအတ္တမေဝါညာဆိုတော့ကိုယ့်အတ္တလေးလည်းမွေးရအောင်မယ်။ကိုယ့်ဝန်လေးလည်းကြောင်းရအောင်မယ်ဆိုတော့မလွဲမဆောင်တာအကျိုးအမြတ်ကိုယူရတာမလွဲတာလို့ဒါအကျိုးမြတ်ယူရမယ်ကိုယ်စိတ်စိတ္တနာမေတ္တာကတော့အလကားပေးနေတဲ့ကဲ့သို့ပဲတပတ်သားချမ်းသာအောင်လှူဆောင်ပေးနေတယ်ဒီကုန်ပစ္စည်းလေးရှားပါနေတယ်ကိုကရအောင်လှူဖန်တီးမပေးလဲရတာပါပဲဒါမှမဟုတ်ဒီကုန်ပစ္စည်းလေးသူတို့သုံးသေးကြပါစီဒီပစ္စည်းလေးသုံးသေးပြီးတော့ချမ်းသာကြပါစီဆိုတဲ့စိတ္တနာမေတ္တာလေးနဲ့ဒီကုန်ပစ္စည်းမရရအောင်မှမရရအောင်တင်ပြီးတော့စားသုံးလို့တဲ့ဆင်ပြူပေးတဲ့ဆင်ပရဟိတစိတ်လေးပါမလို့ဘူးလားပါနေတာပထမပိုင်းမှာတော့ကိုကျိုးကုစီပါအတ္တဟိတညွှန်လင်းချက်ပါပေးမယ်နောက်ပိုင်းမှာပရဟိတအများကျိုးတက်တဲ့သဘောလေးပါသွားတယ်ဒါပေမဲ့ကိုကျိုးကုစီပါမျှော်တဲ့အတ္တဟိတနည်းနည်းပါပါလို့ရှိနေသေးတာပဲဒီကိုရကပရဟိတမှာတက်တာမှကြတော့ကိုကျိုးစီပါညွှန်လင်းတာပါလေးရဲ့လားမပါတော့ဘူးဒါပြန်ဘုန်းကြီးတွေပါဆွမ်းလုံးတဲ့ခါကျတော့ဘုန်းကြီးဆွမ်းစားစီခြင်းလို့လားကိုကုသိုလ်ရခြင်းလို့လားဘုန်းကြီးတန်းဒီမှာသွားပြီးတော့လေဆွမ်းမကျွေးကြဘူးလား။တန်ဃာကုံယောဂီကုံဆိုပြီးတော့ဆွမ်းကျွေးကြတယ်လေ။တန်ဃာတွေယောဂီတွေချမ်းသာစေချင်လို့လားကိုကုလူရချင်လို့လား။ကြည့်ပဲလို့နှစ်မျိုးစလုံးဆိုတော့အတ္တဟိတယောပရဟိတယောပေါ့။အများကျိုးတက်တယ်မဟုတ်တော့ဘူးပေါ့။အဲ့တော့အတ္တဟိတကိုကျိုးမမျှော်ရပရဟိတဆောင်ရတဲ့နေရာမှာအတ္တဟိတကိုကျိုးမမျှော်ဘူးဆိုတာကဒီဆရာဆရာတော်တစ်ပါးကိုကပစ္စည်းဝိထုတွေသင်္ကန်းဆောင်ကြောင်းပစ္စည်းလေးပါလှူတယ်အဲ့ဒီဆရာတော်ကြီးကတုံ့ပြန်လာမဲ့အကျိုးမမျှော်ဘူးဆိုတဲ့သဘောပြောတာနော်။သံဃာတော်တွေကိုလှူတယ်။သာသနာ့မှာဆောင်းတဲ့ငါကြောင့်စီပစ္စည်းလေးပါထောက်ပံ့တယ်။ဒီလိုသံဃာတော်တွေကိုဆောင်းတဲ့ငါကြောင့်စီပစ္စည်းလေးပါထောက်ပံ့ထားရင်တော့တို့အိမ်မိလာရင်ဘုန်းကြီးတွေလာပြီးမင်းကြီးပြီးမှပဲဆိုရင်တော့ကြည့်အဲ့ဒါကျတော့မျှော်လင့်တာဖြစ်မသွားဘူးလား။ဖြစ်သွားပြီနော်။ယဟန်တပါးပါးကိုပဲလှူလှူဆရာတော်တပါးပါးကိုပဲလှူလှူသံဃာတွေကိုပဲလှူလှူလှူလိုက်ခြင်းကြောင့်ရလာမဲ့ကုသိုလ်တရားကိုမျှော်လင့်လာကြတော့ဒီကနေ့ရလာမယ်မဟုတ်နိဗ္ဗာန်ဗောဓိဉာဏ်ကိုမျှော်လင့်လာကြတော့ကိုကျိုးမျှော်တယ်ဆိုတဲ့ထင်ထင်ပြောလို့မရတော့ကိုကျိုးတော့ကိုကျိုးပဲဒါပေမဲ့ဘုလိုအများပြောတဲ့ကိုကျိုးမျိုးမျှော်တာမဟုတ်ဘူးကုသိုလ်တရားနဲ့မဟုတ်နိဗ္ဗာန်ကိုပဲမျှော်လာကြတော့ကိုကျိုးမျှော်တဲ့လုပ်ငန်းကြီးပဲပရဟိတဆစ်ဆစ်မဟုတ်ပါဘူးလို့ပြောရင်ဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးဆိုပေမဲ့လို့လေကိုကုသိုလ်ရာကိုကိုဖြစ်ရရာဘဝမှာအစာတွေအဝတ်တွေအနေကြီးတွေစားကြရဝတ်ဆရာနေကြတွေပြည့်စုံဖြစ်ရရာဘဝထိုင်နေတဲ့ကြောင့်ဉာဏ်နဲ့မှလှလာနေနိုင်အောင်အဲ့လိုစိတ်ကိုရှည်တန်းတင်ပြီးတော့တန်ခါဆွမ်းကြွေးတာနဲ့တန်ခါတော်ဒီပရိယပရိပတ်တန်တန်လုံးလုံနိုင်ကြပါစေ။အများကောင်းကျိုးတန်လောကသားတွေရဲ့ကောင်းကျိုးရွှေဆောင်နိုင်ကြပါစေ။သူတို့ဆရာတော်တန်ခါတော်ဒီကိုယ်တိုင်းလည်းဘုန်းကြီးမှာရောက်ကြောင်းကျင်းကောင်းကြီးမြတ်ကြီးကြည့်ပြီးတော့တန်မြတ်ဝိသေကလုံမြောက်ကြပါစေ။တတဝဝိနည်းရည်တန်မြတ်ဝိသေကလုံမြောက်အောင်လေကျူးစာဆောင်ရွက်နိုင်ကြပါစေဆိုစေတနာနဲ့ဆုတာအဲ့ဒီဆုနှစ်ခုတူရဲ့လား။မတူဘူး။ပထမပိုင်းမှာတော့ကိုကုသိုလ်ရဖို့ကိုမဲ့ဖို့နိဗ္ဗာန်မျက်မှောက်ပြုဖို့ဆိုတဲ့ကိုအတ္တဟိတရွေခြင်းနဲ့ပဲရှုအောင်ပါပဲ။တရားရှိတဲ့ကောင်းကြီးရဲ့ဆုံးမလေးလည်းရကိုကိုယ်ရင်လည်းစိတ်တွေထားတတ်လား။အဲဒီလိုဆိုရင်တော့ကိုကုသိုလ်ရဖို့ကိုနိဗ္ဗာန်ရဖို့ဆိုတာအကြီးကမဟုတ်တော့ဘူး။တန်ဃာတော်တွေလှူတဲ့တန်ဃာတော်တွေပရိယပရိပတ်သာသနာအလုပ်လုပ်နိုင်မှုပဲ။မဲ့ဖို့နိဗ္ဗာန်ရအောင်အကျင့်ကြီးကျင့်နိုင်မှုပဲ။တန်ဃာတော်တွေကနေတဆင့်လူပေါင်းများစွာတန်ဃာပေါင်းများစွာသတ္တဝါဝိနည်းပေါင်းများစွာကိုယ်မမြင်တဲ့နေတည်းသိတာတွေလည်းပါမှာပေါ့မမြင်တဲ့ပုဂ္ဂိုလ်တရားပေါင်းများစွာကုသိုလ်တရားတွေတိုးပွားကြပါစေပါရမီတွေရှိနိုင်ကြပါစေစိတ်အေးချမ်းမှုရကြပါစေတန်တရားဝိသေကလွတ်မြောက်မဲ့ဖို့နိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေဆိုတဲ့စေတနာလေးနဲ့ဘုန်းကြီးတစ်ပါးပဲဖြစ်ဖြစ်တန်ခါအများကိုပဲဖြစ်ဖြစ်ဆွံ့ကျွေးမယ်ဆိုရင်အဲ့ဒီဆွံ့ကျွေးအကြီးအသေးမြင်မှမသွားဘူးလားမြင်မှသွားတယ်မတူဘူးနော်အဲကြောင့်မလို့လူတွေတယောက်နဲ့တယောက်ဒီမျက်လုံးဒီနှာခေါင်းဒီပါးစပ်ဒီပါဒီနေရပုံစံဖွဲ့စည်းပုံချင်းတူပါလေနဲ့မျက်နှာတွေချစ်စွတ်မတူလက်တွေချေတဲ့လက်မျိုးချင်းတော့ရှင်ကြီးတယောက်နဲ့တည်းချစ်စွတ်တူတယ်ဆိုတာမရှိပါဘူး။ပါမန်ကြီးနိုင်တော့လက်ဆွဲကြောင့်တူတူပဲထင်ရတာနော်။ရှင်ကြီးမတူဘူး။အဲဒီလိုရုပ်ပိုင်းဆိုင်ရာအပုံစံဖွဲ့စည်းပုံလေးတောင်မှချစ်စွတ်မတူတာဘာကြောင့်လဲဆိုရင်ကုသိုလ်ပြုတဲ့လုံကခါရှိတဲ့စိတ်စေတနာတွေအာယုံပြုပုံတွေနှလုံးသွင်းနေချစ်စွတ်မတူတာလို့ပဲ။အင်းရှိတန်းစီကြွလာတဲ့သာတဲ့နဲ့ကတန်ခါပဲရှိပြီ၊ရိတ်တကတန်ခါပဲရှိပြီ။တစုံစီတစုံစီဆွမ်းနေလောင်းလောင်းလိုက်တာလေ။မော်ရည်ကြီးကတော့ဟိုရင်လဲတစုံစီတစုံစီလောင်းလိုက်တာပဲတန်ခါရှိသမျှအကုန်။ဒီရင်ကလည်းတစုံစီတစုံစီလောင်းလိုက်တာပဲတန်ခါရှိသမျှအကုန်။ စိတ်ချင်းတော့တူရလားမတူဘူးတယောက်ကတော့နိဗ္ဗာန်ကုသိုလ်နေ့စဉ်ကုသိုလ်အမြဲတည်းကုသိုလ်ဆွမ်းလောင်းတဲ့ကုသိုလ်မြဲရင်တော့အပေမကြောက်ခုနှစ်ယောက်ဆိုတဲ့ထဲပါတယ်သိရင်တော့ကောင်းရသုတိမြဲမှာပဲဆိုပြီးတော့ထူလာလဲရှိမှာဘူးတယောက်ကတော့သာသနာပြည့်ပြီသာသနာတော်ကြီးတည်တဲ့ခိုင်မြဲပါစေသာသနာတော်ကြီးကြီးပွားစီကြပါစေတရားလို့အားထုတ်ပြီးတော့မဂ်ဖြစ်နိဗ္ဗာန်မြဲမှာပြည့်နေကြပါစေစသီရချင်းပေါ့ဒီတန်ဃာတော်ကြီးအကြောင်းပြုပြီးတော့တတဘာပေါင်းများစွာဉာဏ်ဉာဏ်ကြီးရကြပါစေဆင်းရဲဒုက္ခလွတ်မြောက်ကြပါစေဒီစိတ်ထားလေးနဲ့လူးနေတာတူရဲ့လားမတူဘူးဒါကြောင့်မလို့အလိုလျောက်မရဟိတဒီဂုဏကပိုင်းဟိတချဲ့ဆင်းပြောမယ်ဆိုရင်ကိုုံကိုမကုံနိုင်ဘူးနော်ဘယ်လိုပဲဖြစ်ဖြစ်အလိုလျောက်မှာပဲဖြစ်ဖြစ်ဒီဂုဏကမှာပဲဖြစ်ဖြစ်ရည်ရွယ်ချက်ကတော့ကိုယ်ကြောင့်သူ့မှာစိတ်ချမ်းသာကောင်းတာကြည်စင်ပြီအစစ်မြင်ပါတဲ့ဒီဂုဏကပရဟိတမျိုးကြတော့ဆိုလိုက်ပါသူ့လိုအပ်ချက်ကိုဖြည့်ဆွဲကိုတွဲမညော်ပြီသူ့လိုအပ်ချက်ကိုဖြည့်ဆွဲကိုတွဲမညော်ပြီဥဒ္ဒေမြတ်စွာဘုရားအလောင်းလေးပဲပါရမီဖြည့်ခဲ့တယ်ပါရမီဖြည့်တယ်ဆိုတာအများကောင်းကျိုးဆောင်ရွက်တာပါပဲကုသိုလ်ကောင်းမှုပြုတယ်ဆိုတာလည်းအများကောင်းကျိုးဆောင်ရွက်တာပဲမြတ်စွာဘုရားအလောင်းတော်အများကျိုးဆောင်ရွက်ကုသိုလ်တွေပြုပါရမီဖြည့်တာကိုယ်တည်းလားအများအတွက်လားအများအတွက်ဒါဖြင့်တပည့်ကြီးတိုင်းဉာဏ်တော်ကြီးရဲ့ထောက်ခံဖြစ်ပါစေဒီကောင်းမှုဟာတပည့်ကြီးတိုင်းဉာဏ်တော်ကြီးရဲ့ထောက်ခံဖြစ်ပါစေဆိုတော့တပည့်ကြီးတိုင်းဉာဏ်တော်ကြီးကကိုရမှလားသူများရမှလားဒါညာအတ္တဟိတဖြစ်မနေဘူးလားတမင်းကြီးနိုင်ညာတို့ညမောက်ပြုပြရစီစီရင်တို့ကချုပ်ကြီးနဲ့နိဗ္ဗာန်ကိုညမောက်ပြုပြရစီပထမပိုင်းတော့တမင်းကြီးနိုင်ညာတို့နဲ့နိဗ္ဗာန်ကိုအာယုံပြုတဲ့လူချင်းတောင်းတတဲ့စိတ်ရှိနေတာပေါ့အခြေခံအချင်းတော့နိဗ္ဗာန်နဲ့တမင်းကြီးနိုင်ညာကိုယဉ်မှန်းတဲ့စိတ်ရှိပါတယ်ဒါမှမဟုတ်တကယ်လက်တွေအများကြီးဆောင်းပြီးဆိုတဲ့အချိန်ကျတော့အချိန်တိုင်းအချိန်တိုင်းဘာကုသိုလ်ကောင်းမှုပဲပြုပြီးပြုတိုင်းပြုတိုင်းတပည့်ညိုင်ညာတပည့်ညိုင်ညာနိဗ္ဗာန်နိဗ္ဗာန်နဲ့ကိုရမယ်တပည့်ညိုင်ညာကိုရမယ်နိဗ္ဗာန်ကိုပဲအာရုံပြုနေတာဟုတ်ရဲ့လားမဟုတ်တော့ဘူးအချိန်ကရီမှန်းချက်နေတဲ့လုပ်ငန်းတစ်ခုမလုပ်ခင်မှာစဥ်တည်လိုက်တုန်းကတော့နိဗ္ဗာန်ရဲ့အထောက်ပံ့တပည့်ညိုင်ညာတော်ကြီးရဲ့အထောက်ပံ့တကယ်လက်တွေလုံးလုံးပြီဆိုတဲ့ခါကျတော့အများချမ်းသာဘူးအများကောင်းစားဘူးအများအဆင်ပြေဘူးအများအကျိုးဖြစ်ဘူးပရဟိတအများအကျိုးဖြစ်မှသည်ဆိုတဲ့စိတ်နဲ့ပဲပါရမီတော်ကြီးဖြစ်ပါတယ်တခါကြံကြတော့တမီးရညာတို့ရဲ့ထောက်ခံဖြစ်ပါစေ။နိဗ္ဗာန်ရဲ့ထောက်ခံဖြစ်ပါစေ။ဆုတောင်းတာလေးရှိမယ်။ဒါလည်းပဲနိဗ္ဗာန်ဆုတောင်းတာအတ္တဟိတကိုဆိုပြီးမယ်။ပါရဟိတရဲ့ဂုဏ်တိတ်ခါကိုပြည့်စည်သေးတဲ့အတ္တဟိတတော့မဟုတ်ဘူး။တပိညုဏညာတို့ဆိုတော့ပိုတော့မဟုတ်ဘူး။တပိညုဏညာတို့ကြီးကဖရာကြွမှာမဟုတ်ဘူး။ပြင်ကြရီအလုံးကုံစင်သည့်အဲ့ဒီသိတဲ့အသိဉာဏ်ကြီးနဲ့အများကျိုးဆောင်ရွက်ဖို့တတဝဝိညာဉ်ရဲ့အကျိုးကိုဆောင်ရွက်ဖို့အဲ့ရန်တပည့်ကြီးကညီတော်ကြီးကလည်းရုပ်ပြည့်ကြည့်လိုက်ရင်တော့မြတ်စွာဘုရားရှင်ရဲ့အကျိုးစီးပွားကိုသင်ရပြီမဲ့တကယ်တမ်းကျတော့ဘုသူ့အကျိုးစီးပွားပဲလေအများအကျိုးစီးပွားပဲဒါကြောင့်အတ္တဟိတကိုတကယ်လို့ရင်ပရဟိတလုပ်ပြီးသားဖြစ်ပရဟိတတကယ်လို့ရင်အတ္တဟိတလုပ်ပြီးသားဖြစ်ဆိုတာအဲ့ဒါပေါ့စရိယသုံးပါးဆိုတာရှိတယ်မလားယရဏသုံးပါးပါတယ်လေဘာစရိဘာရေုံစရိယသုံးပါးကလောကထစရိယညာတထစရိယဘုဒ္ဓတာစရိယလောကတာစရိယဆိုတာကတော့တရားအမကြီးလောကသားကြီးရဲ့အကျိုးစီးပွားရွတ်ဆောင်တာညာတတာစရိယကဆိုတာကကိုယ်ဆွေတိယညာတတာစရိယဘုဒ္ဓတာစရိယဆိုပြီးတော့စရိယ၃ပါးရှိလောကတာစရိယဆိုတာကလောကသားအမကြီးရဲ့လောကလူသားအမကြီးရဲ့ကောင်းကျိုးကိုဆောင်ရွက်တာလောကဆိုတာကလူသားအများပေါ့နော်လူလောကပေါ့အထဆိုတာကအကျိုးစီးပွားစရိယဆိုတာကကျင့်တာလောကနဲ့စရိယဆိုတော့လောကလူသားအများရဲ့အကျိုးစီးပွားကိုကျင့်တာ။ညာတတစရိယဆိုတာကဆွေမျိုး၊ဆွေမျိုးဆိုတာကကိုယ်နဲ့သွေးသားတော်ဆက်တဲ့မိဘတို့၊ညီကောင်မောင်နှမတို့၊ဝမ်ငွဲတွေတို့၊အတော်ရီမတွေတို့ဒီလိုတူတူမတွေတို့ဒီလိုဓာရီကိုပဲကွက်ပြီးပြောတာမဟုတ်ဘူး။အဲ့ဒါတွေလည်းဆွေမျိုးပဲ။ကိုယ်နေတဲ့ရက်ွက်၊ကိုယ်နေတဲ့မျိုး၊ကိုယ်နေတဲ့တိုင်းပြည်ဟာလည်းညာတိဆိုတဲ့ထဲမှာဝင်တာပဲ။ဗုဒ္ဓတစရိယဆိုတာကဗုဒ္ဓဆိုတာကတပည့်တော်ဉာဏ်ကိုပြောတာပါပဲ။သိတတ်တဲ့ဉာဏ်ဗုဒ္ဓတပည့်တော်ဉာဏ်တော်ကြီးတွေကျင့်လာကြတော့ဗုဒ္ဓတာစရိယဒါကိုပဲလောကပြည်နဲ့တွေ့လိုက်ရင်တော့ဗုဒ္ဓတာစရိယတပည့်တော်ဉာဏ်တော်ကြီးရောက်ကိုကျင့်နေဆိုတာအတ္တဟိတာပေါ့ညာတထအဆွေအမျိုးရက်ွက်မျိုးကနိုင်ငံရဲ့အကျိုးစီးပွားရွှေဆောင်တာကြတော့ပရဟိတာပေါ့လောကလူသားအများရဲ့ကိုရက်ွက်ကိုမျိုးနဲ့ကိုတိုင်းပြည်နဲ့မကတော့မနဲ့ရှိကြီးဒီမှာတက်ရှိလူသားအလုံးရဲ့ တရှိတတဝါအလုံးရဲ့အကျိုးစီးပွားရွေးဆောင်တာကြတော့လောကဟိတအတ္တဟိတပရဟိတလောကဟိတဒါအများနာလေးတဲ့စကားလုံးနဲ့ပရိယစကားလုံးပြောင်းလိုက်တာနော်လောကတ္တစရိယညာတ္တစရိယဗုဒ္ဓတ္တစရိယကိုပဲနောက်ကနေရှေ့ပြန်သွားလိုက်တော့အတ္တဟိတပရဟိတလောကဟိတလောကဟိတကျတော့ပုံပြီးတော့ကြီးကျယ်မြင့်မြတ်သွားတာပေါ့အဲ့ဒါဗုဒ္ဓတ္တစရိယတပည့်ကြီးညာတော်ကြီးတွေရှင်းတယ်ဆိုပေမဲ့အဲ့ဒီတပည့်ကြီးညာတော်ကြီးနဲ့အများကြီးဆောင်ရွက်မှာဖြစ်မလို့တပည့်ကြီးညာတော်တွေအတ္တဟိတကျင့်ရင်းပြီးရင်လည်းဘာပရဟိတဖြစ်မသွားဘူးလားဖြစ်သွားတယ်လောကတ္တစရိယလောကလူသားအလုံးရဲ့အကျိုးညာတ္တစရိယဆွေမျိုးတွေရဲ့အကျိုးနိုင်ငံရဲ့လူမျိုးအကျိုးဆောင်ရွက်လိုက်တော့လေအဲ့ဒီဆောင်ရွက်တဲ့ကုသိုလ်ကောင်းမှုတွေကြောင့်တပည့်ကြီးညာတော်ကြီးတစ်ချိန်မှာရမှာဆိုတော့ပရဟိတသီးပင်လည်းဖြစ်သွားကြနော်အတ္တဟိတဖြစ်သွားတာပဲအများကောင်းကျိုးတဲ့ဒါနသီလကောင်းတာကုသိုလ်ကောင်းမှုတွေပြုအဲ့ဒီကုသိုလ်ကောင်းမှုတွေကြောင့်နိဗ္ဗာန်မျက်မှောက်ပြုတယ်ဆိုတော့ကိုယ်ရမယ့်နိဗ္ဗာန်ကကိုယ့်ရဲ့အတ္တဟိတဖြစ်သွားတာပဲဒါကြောင့်အတ္တဟိတပရဟိတကိုအရင်သေးကောင်းကောင်းနဲ့စစ်စစ်ဖမ်းဖမ်းဆင့်အောင်လုပ်ပြီးဆိုရင်အတ္တနဲ့ပရကွဲပြားခြင်းတောင်မရှိတော့ပါဘူးအဲ့တော့ဦးဇင်းတို့မြတ်စွာဘုရားလောင်ပထမတော့တမိနဲ့ညာနိဗ္ဗာန်ရည်မှန်းပြီမဲ့တကယ်လက်တွေ့လွတ်လွတ်ချင်းမှာတော့အများကောင်းကျိုးအတွက်ပဲဒါနကောင်းမှုပြုတယ်တမိနဲ့ညာနိဗ္ဗာန်ရောက်ဖို့နိဗ္ဗာန်ရောက်ဖို့အဓိကမဟုတ်တော့ဘူးသူတစ်ပါးရဲ့လိုအပ်ချက်ပြည့်စုံသွားမှုပဲအစာလိုတဲ့သူအစာပေးတယ်သူအစာပြည့်စုံမှုပဲအဝတ်လိုတဲ့သူအဝတ်ပေးတယ်သူအဝတ်ပြည့်စုံမှုပဲအနေလိုတဲ့လူအနေပေးတယ်သူအနေပြည့်စုံမှုပဲကျမ်းမာရေးလိုတဲ့လူလည်းကျမ်းမာရေးပေးတယ်သူကျမ်းမာရေးပြည့်စုံမှုပဲတစ်ဖက်သားပြည့်စုံမှုတစ်ဖက်သားချမ်းသာမှုဆိုရယ်ပရဟိတစိတ်တက်တဲ့နယ်ပဲဒါနပါရမီရှိခဲ့ပါတယ်သီလပါရမီရှိတဲ့ဒီတိုင်းပဲပေါ့နော်ပါဏာတိပါဒသူများတက်မတတ်ဘူးမတတ်ဘူးဆိုတဲ့နေရာမှာလေခုနကတော့ဆောင်းလောင်းမှုတဲ့ကိစ္စတွေမှာအမျိုးမျိုးရှိနိုင်တယ်လို့ပဲသူများတက်မတတ်ဘူးဆိုတဲ့ကိစ္စမှာလေရှင်လျာဘဝကိုယ်သက်ဒူမှဆိုးလို့ကိုယ်အနာရောဂါများမှဆိုးလို့ကိုယ်လက်ရှိအင်ကမပြည့်စုံမှဆိုးလို့သူများတက်တဲ့ချင်းကရှောင်လိုက်တာလည်းတမျိုးရှိတယ်ကိုယ်မလဲအသက်နဲ့သူတစ်ပါးမလဲအသက်နဲ့ကိုယ်တန်ရင်မကြိုက်သလိုသူ့တန်ရင်လည်းသူ့ပဲကြိုက်ပါမလဲကိုယ်အသားနာရင်မကြိုက်သလိုသူ့အသားနာရင်လည်းပဲကြိုက်ပါမလဲကိုယ်ကိုညှဉ်းပန်းနေဆိုင်ရင်မကြိုက်သလိုသူ့ကိုညှဉ်းပန်းနေဆိုင်ရင်လည်းသူ့ပဲကြိုက်ပါမလဲကိုယ်ရင်းစာတရားလေးနဲ့မေတ္တာကရုဏာတရားလေးနဲ့သူတစ်ပါးအသက်ကိုမသက်ဖက်နဲ့ရှောင်ကျင်တာလည်းတစ်ခုရှိတယ်ကိုယ်အသက်တို့မှဆိုးလို့အတ္တရှိတာနဲ့သူတစ်ပါးအသက်မသက်တာရင်သူတစ်ပါးအသားနာမှဆိုးလို့သူတစ်ပါးအသက်မသေးသေးခြင်းလို့ပရဟိတစိတ်နဲ့သူတစ်ပါးအသက်မသက်တာရင်ဘယ်ဟာကပို့ပြီးတော့စိတ်လှလဲဘယ်ဟာပို့ပြီးတော့စိတ်လှလဲတရားကလည်းဘာဝတ္ထုမှကြောင်းမှမပါဆိုတော့အကုန်လုံးပြင်းနေကြပြီထင်တယ်နော်ကိုယ်သက်တို့မှဆိုလို့ကိုယ်နာယောဂများမှဆိုလို့သူ့သက်တက်ချင်မှရှောင်နိုင်ကြတော့စိတ်လှတယ်လို့ပြောလို့မရကိုယ်ကြိုးရဖို့ပဲလုပ်တာဟုတ်ဒါမှမဟုတ်မရှောင်တဲ့သူတွေဆိုင်တော့မလှဘူးလားလာတယ်နောင်ဘဝဖြစ်ခြင်းအဖြစ်ဆိုပြီးတော့သူ့တဲ့တချင်းမှမရှောင်တဲ့ပုဂ္ဂိုလ်တွေဆိုင်တော့ကိုယ်တန်ရာမှာအသက်တူမှာနာယောဂများမှာအပယ်လေးပါးကြာရောက်မှာစိုးရိမ်ပြီးတော့မတတ်တာစိတ်လှတယ်လို့တော့ပြောလို့ရတယ်ဒါပေမဲ့ကိုချင်းစာတရားမေတ္တာကရုဏာတရားနဲ့ကိုယ်တက်မကြိုက်တယ်လို့သူတစ်ပါးတည်းသူလည်းပဲတတ်တာမကြိုက်ဘူးဆိုတဲ့ကိုချင်းစာတရားလေးနဲ့တက်ချင်းမှရှောင်ကျင်လာကြတော့စိတ်ကလေးလှသွားတယ်ကိုယ်တက်တူမှာဆိုလို့ကိုနာယောဂများမှာဆိုလို့သူတစ်ပါးတည်းတက်ချင်းမှရှောင်ကျင်တဲ့ပုဂ္ဂိုလ်အဲ့ဒီသီလကြောင့်အဲ့ဒီသီလကျူးပြီးတဲ့ဘဝမှာလက်ချင်ရင်ခံပြည်စုံရုပ်သိဥပဒိနဲ့ပြည်စုံတဲ့သူတော့ဖြစ်မယ်။ဒါပေမဲ့ရွှေချမ်းရည်ကျူးပဲ။သူကရိုးရိုးစိတ်လေးနဲ့ပဲသူ့တသက်ချင်းကရှောင်တာ။ကိုချင်းစာတရားလေးနဲ့ကိုအသားနာရင်မကြိုက်တယ်လို့သူ့အသားနာရင်လည်းမကြိုက်လို့သူ့အသားမနာစီခြင်းလို့ကိုတန့်ရင်မကြိုက်တယ်လို့သူ့တန့်ရင်လည်းမကြိုက်လို့သူ့မသိစီခြင်းလို့သူ့ဘက်ကိုကြည့်ပြီးတော့ပရဟိတစိတ်ကလေးနဲ့သူ့တသက်ချင်းကရှောင်နေကြတော့စိတ်ကလေးလှလှလေးနဲ့သီလလုံအောင်ဆောင်ရှင်းတာဖြစ်တဲ့အတွက်အကျိုးပေးတဲ့ဘဝလက်ချင်ရင်ကပြည့်စုံယုံနေမကဘူးလှလဲလှတယ်ရုပ်ဆင်းကြည်လင်တန့်ဆင်းပြီးတော့ရုပ်ဆင်းဥပဒိချောမောတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်စိတ်လှလို့ယုံလှတာသဘောပေါက်တယ်နော်ဓမ္မနာတိပါဒနမူနာကြွရဲ့ကျန်တဲ့ကိစ္စတွေလည်းနီးတူပဲပေါ့အာရိဏဒါနဖြစ်လျက်ဘဝမွေးမှဆိုလို့မခိုးတာနဲ့သူပစ္စည်းခိုးလိုက်သူစိတ်ဆင်းရဲသွားမှဆိုလို့မခိုးတာနဲ့တခြားစီပဲကာမေတုတို့မူတာတို့သူလာမီရတို့လည်းနီးတူပဲပေါ့သူတို့ဘာကြီးသူတို့ဘာပေါ်မှာကိုချင်းစာနာတဲ့စိတ်လေးနဲ့သီလပါရမီဥဒ္ဓရဲ့မြတ်စွာဘုရားအလောင်းတော်ရှိနေပါတယ်။ဘုရားအလောင်းတော်နီးပြီးပြီးတော့ပညာရှိသူတော်ကောင်းမှန်တယ်ကလည်းဒီအတိုင်းပဲပါရမီတွေရှိနေရမှာပဲကုသိုလ်တွေပြုထားရမှာပါပဲ။ဆောင်ဘုရားကပါတယ်လေကိုမမျောလင်းတဲ့ဆောင်ဘုရားလေးရလေသူ့လိုအပ်ချက်သုံးခေါက်ဆွဲလိုက်ပါအောင် ဒါကပရဟိတစိတ်တည်းရဲ့သဘောတဘာဝလေးပြောပြတာကိုခြင်းစာတရားလေးနဲ့မေတ္တာကရုဏာမုဒိတာဥပေက္ခတရားလေးနဲ့စေတနာတရားတရားလေးတွေနဲ့အများအကျိုးသိဖို့ရွတ်ဆောင်တဲ့စိတ်တည်းလေးကိုပရဟိတစိတ်တည်းခေါ်တယ်အလိုလျောက်ဆောင်တာလည်းရှိတယ်တခုတခါဆောင်တာလည်းရှိတယ်အဲ့ဒါဒီပရဟိတစိတ်တည်းဟာဘလို့ဂုံနေနဲ့ပြည့်စုံတယ်ဆိုတော့ပရဟိတစိတ်တည်းဆိုတာဖျားလောင်စိတ်တည်းပဲပရဟိတစိတ်တည်းဆိုတာဖျားလောင်စိတ်တည်းဥသေလူရဲ့မြတ်စွာဘုရားလောင်ဝင်ခဲ့တဲ့၄သိန်းချင်းနဲ့ကဘာတသိန်းဒီပင်ကရမြတ်စွာဘုရားလက်ထက်တုန်းကဒီမင်္ဂလာမြတ်စွာဘုရားကြွလာတော့မယ်ဆိုတော့ကြွလာမယ်လမ်းသုတ်တင်ရှင်းလင်းနေလीအရသူအရသားတွေနဲ့အတူတူပဲပေါတူးကင်ပြီးတော့သုတ်တင်ရှင်းလင်းတကယ်တော့သူ့ဘိညာဉ်တကုတ်တွေသုံးပြီးတော့ဒီနေရာတစ်ခုလုံးညီညွတ်သွားပါစေတည်းဒိဋ္ဌာန်ဘောင်းနေကြမလို့တော့လွတ်လွတ်ညီသွားတော့မှာဒါပေမဲ့လို့မြတ်စွာဘုရားကိုကိုယ်တိုင်ကိုကြကိုယ်လှုပ်အားနဲ့ပူဇော်ခြင်းလို့ကိုယ်ကိုယ်တိုင်ပေါတူးကင်ပြီးတော့လမ်းဖောက်တာအဲ့ဒါညဆန်တဲ့ကြွလာတဲ့အချိန်ချိန်မပြီးသေးတော့ခန္ဓာကိုယ်အလျားဆင်းပြီးတော့တရားခင်းလူလိုက်တယ်။ကိုယ်ခန္ဓာကိုယ်ကိုအလျားဆင်းပြီးတော့ဘာလို့ပြန်ကြတာလဲ။အလျားခန္ဓာကိုယ်အလျားဆင်းပြီးတော့တရားခင်းလူ။လူပြီးတော့ညဆန်တဲ့ရှင်ကိုလည်းဖူးပြီးရောဒီမင်္ဂလာညဆန်တဲ့ရှင်ကတော့တဏ္ဍဝဝိနည်းရတဲ့အကျိုးစီးပွားကိုရွတ်ဆောင်နိုင်တဲ့တမ္မတမှုရဘုရားတိဖြစ်အောင်ကြိုးစားမယ်။ဣနိဣကိနတိနိနပုရိသေနသာမတတိနာသဗ္ဗညုတံပါမှုနိတဝတန္တရိတံသတိဝကံကိုယ်အစံကိုယ်အစကိုသိပါလျက်နဲ့ကိုတယောက်ထဲတန်တရာကကူးမြောက်သွားမယ်ဆိုရင်ဘာမှအသေးပဲမရှိဘူးသဗ္ဗညုတံဉာဏ်တော်ကြီးရအောင်ယူပြီးတော့တဏ္ဍဝဝိနည်းရတို့ကိုလည်းကိုယ်နဲ့အတူတန်တရာဝိသေနကလွတ်မြောက်အောင်ငါကဲတင်မယ်အဲဒီလိုဆုံးဖြတ်လိုက်ပါတယ်တကယ်ဆိုရင်တော့သူမိတာရှင်ရင်ဒီအဲ့ဒီအချိန်မှာဒီမိဂရာမြတ်စွာဘုရားဟောတဲ့ဂါထာလေးတစ်ပုဒ်နားပြီးတော့ဂါထာတစ်ပုဒ်မဆုံးခင်မှာကိုယဟန္တာဖြစ်နိုင်တာဆက်ကမိုက်မိနစ်ပိုင်းတည်းမှာကိုယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ကိုအပြီးပိုင်းမျက်မှောက်ပြုနိုင်တာနိဗ္ဗာန်ချမ်းသာကြီးကိုအပြီးတိုင်းရနိုင်တာအဲ့ဒါကိုဆွံ့လို့ပြီးတော့တတဝါအများကိုလည်းကိုရတဲ့နိဗ္ဗာန်မျိုးရအောင်လုပ်ပေးမယ်ပရဟိတစိတ်သက်ဆိုတာဖရာလောင်စိတ်သက်အဲ့ဒါနဲ့သူကဖျားဆုပဲပန်းနေဆိုကြပါဘူးအရှင်သာလို့ပဲဖျားဆုသမန္တမုဒ္ဒဘုရားတဆူဖြစ်ပြီးတော့တတဝဝိနည်းရတွေကိုကြည်တင်နိုင်ကြစီ။ကြာကလေးလူပြီးတော့ဆူတောင်းဆူတောင်းတော့မှဒီမင်္ဂလာမြတ်စွာဘုရားကလည်းနာဂံမြှောက်ကြည့်ရဖြစ်မယ်ဆိုတာဒီဗျာဒိတ်တွေပေးပေါ့။အဲ့ဒါဒီမင်္ဂလာမြတ်စွာဘုရားရှင်ကခန္ဓာကိုယ်အလျားစင်တရားကင်းလူတဲ့သူမိတာရှင်ရသိကျောဘောကနေဖြတ်သွားရလား။အော်သူဘုရားဆုပန်ပြီးတော့ကုသပါရမီပြည့်တာပါရမီတွေပြည့်ပါစေဆိုပြီးတော့ကျောဘောတက်နေမသွားပါဘူး။သူမိတာရှင်ရသိကိုလက်ရဘက်မှာထားပြီးတော့ကျွတ်သွားတယ်။လောဘဘက်ကတော့မထားဘူး။ဖယားတွေဘာတွေပတ်နေခါကြတော့ဖယားတစ်ပတ်ပတ်မယ်တစ်ပတ်ပတ်မယ်ဆိုတော့လက်ရရင်လားလက်ဝဲရင်လားလက်ရရင်တော့လက်ရရင်လို့ဆိုလည်းဟာထီရဝါဒမဟုသွားမလို့နဲ့ထီရဝါဒပြိတ္တကတော်မှာကူကဗရက်ခိနံလက်ရရင်ဗရက်ခိနံကတော်ကလက်ရရင်ရစ်တယ်ဆိုတာပါကူပါတာနော်ဟာလက်ရရင်လက်ဝဲရင်လုံးလေးသမနဲ့ဖယားပဲဘယ်ကပတ်ပတ်ရတာပဲမလို့နဲ့အယိုးသိပြွက်တဲ့အရာမြန်လို့အပ်တဲ့အရာပူဇော်အပ်တဲ့အရာတွေကိုကျန်တယ်မော်ရမယ်ဆိုရင်အဲ့ဒီအလေးအမြတ်ပြည့်တဲ့အရာကိုလက်ရဘက်ကထားပြီးတော့ဆက်နိုင်ရတယ်။ပတ်မယ်ဆိုလို့ချင်းနဲ့လက်ရဘက်ကထားပြီးတော့ပတ်ရတာ။အဲ့ဒီမင်္ဂလာညဆောင်ဖျားရှင်ကဖျားတော်ဖြစ်နေပြီပဲ။လောကီမင်္ဂလာတွေလက်ရတွေလက်ဝဲတွေဖယ်ယုံကြည်ပါမယ်။သို့တော့သဘာဝဟာသဘာဝပဲလောကသဘောဟာလောကသဘောပဲလက်ရဘက်မှာထားပြီးတော့ကြွသွားတယ်။လက်ရဘက်ကသွားရိုးရိုးကြွလာတာမဟုတ်ဘူး။ဒါကတော့ကမကြီးလူတန်းထားတဲ့ပန်းရှိစုံသူ့မိတာရှင်ရင်တည့်ရဲ့ခန္ဓာကိုယ်ကိုကျေးဆန့်ပူဇော်ပြီးတော့မှကျွမ်းသွားတယ်။ဟိုကတမ္မသမုဒ္ဒဖယားနော်။ဒီကသူ့မိတာရှင်တည့်ကပုထုဇဉ်လေ။ဒါပေမဲ့လို့မြတ်စွာဘုရားရှင်ကပန်းရှိစုံကျေးပြီးတော့ပူဇော်သွားတယ်။ဖယားကတော့ပုထုဇဉ်ကိုပူဇော်ရတာ။ဘာကြောင့်လူကိုပူဇော်ရလားပရဟိတစိတ်ဓာတ်ကိုပူဇော်ရလား။သူ့မိတာရှင်တည့်ရဲ့နှလုံးအိမ်မှာကျင်းနေတဲ့ပရဟိတစိတ်ဓာတ်ဟာဖယားရှင်ကိုယ်တိုင်ပူဇော်ထိုက်တဲ့စိတ်ဓာတ်ဖြစ်နေတယ်။ဖျားကရံမှုတွေဆိုတော့နောက်ပါယဟန္တာ၄သိန်းပြောမနေနဲ့တော့နောက်ကမှလည်းယဟန္တာ၄သိန်းကလည်းသူ့ဝိဒါရှင်တွေကိုလက်ရဘက်ကထားပြီးတော့ကြွတခါတခါမှလူတန်းထားတဲ့တပိတ်ဖုံဖုံကပန်းနံနာရီနဲ့သူ့မိဒါရှင်တွေကိုကျက်ပက်ပူဇော်ပြီးတော့သွားဆက်သွားကြပါတယ်ဒီတော့ပရဟိတစိတ်သက်ဆိုတာဖျားကိုယ်တိုင်ပူဇော်တဲ့စိတ်သက်ဖျားယဟန္တာဖျားပိစိကဗုဒ္ဓယဟန္တာအရှင်မြတ်သူတော်ကောင်းကြီးတွေပူဇော်တဲ့စိတ်သက်ဒီနေရာမှာပရဟိတစိတ်ဓာတ်ကိုပူဇော်တယ်လို့လည်းယူလို့ရပါတယ်။နောက်တစ်ချိန်မှာရမယ်တပည့်ညတဉာဏ်တော်ယူကိုပူဇော်တယ်လို့ယူမယ်ဆိုလည်းရပါတယ်။နှစ်ခုလုံးကောင်းတာကြည့်ပါပဲ။အဲ့တော့ပရဟိတစိတ်ဓာတ်ဆိုတာဖယားလောင်စိတ်ဓာတ်ပဲ။နောက်တနည်းအားဖြင့်ပြောမယ်ဆိုရင်ပရဟိတစိတ်ဓာတ်ဆိုတာဖယားစိတ်ဓာတ် ဖရာလောင်းဘဝမှာဒါပရဟိတစိတ်ဓာတ်နဲ့ပါရမီရှိတာမဟုတ်ဖရာရှိလာတော့လေပရဟိတစိတ်ဓာတ်နဲ့ပဲအလုပ်လုပ်တာလေတလောကလုံးမှာပရဟိတစိတ်ဓာတ်အရှိဆုံးနဲ့ပရဟိတအလုပ်အလုံးဆုံးပုဂ္ဂိုလ်ဟာမြတ်စွာဘုရားပဲမြတ်စွာဘုရားလောင်းပရဟိတစိတ်ဓာတ်ရှိတဲ့သူတရားမှမရှိဘူးမြတ်စွာဘုရားလောင်းပရဟိတအလုပ်လုပ်တဲ့သူလည်းတရားမှမရှိဘူးမြတ်စွာဘုရားရှင်ဗုဒ္ဓကိစ္စတွေလေ့လာကြည့်လိုက်ပေါ့အချိန်နေပိုင်းပြီးတော့မနေ့အရာတစ်ခါလို့တဲ့အချိန်ကစပြီးတော့ကိုယ်ကျုံပါရဲ့လားမပါဘူးအများကြီးကြီးပဲจิตံဝင်တဲ့ပုဂ္ဂိုလ်ကဲ့ချွတ်တဲ့ပုဂ္ဂိုလ်ကယူဇနာပေါင်းများစွာမိန်မောင်းများစွာရှိတယ်ဆိုရင်လေကိုတော်တိုင်းခြေချင်းကြွတယ်ခြေချင်းကြွတယ်အရေးပေါ်ကိစ္စမျိုးတကုတ်သုံးနေရင်လည်းတကုတ်သုံးပြီးတော့ကြွတယ်စရိယာချင်းပေါ့လေနေ့စဉ်ဆွမ်းခံကြွနေတာကသတ္တဝါအများကြီးကြီးပါရွတ်ဆောင်ပေးနေတာပဲဆွမ်းခံကြွနေတဲ့တရားဟောတာလေးလည်းရှိတယ်နေ့လည်းကြတော့လေနေ့လည်းမလို့ယဟန်ပိတ္တတိဟောညာနေ့လည်းတော့လူပိတ္တတိဟောညကြညချမ်းကြတော့ယဟန်ပိတ္တကုဟောညတကောင်ချင်းကြတော့ညဇမပိတ္တတိဟောစရိယာချင်းမိုးလင်းကနေမိုးချုပ်ထိဒီနေ့လုံးအချိန်လေးတနင်္ဂနွေနေ့မိနစ်20ပဲထားပြီးတော့အများအကျိုးကိုအချိန်ကြီးရက်ဆောင်တော်မူတာအချိန်တနင်္ဂနွေမိနစ်20ပဲထားပြီးတော့အများအကျိုးဆောင်တဲ့ပုဂ္ဂိုလ်ရှိလို့လားရှိမှာရှိရပဲထားအောင်တော့လောကကြီးမှာပရဟိတတွေလုံးကြတယ်ဆိုတာကရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေဖြည့်ဆည်းပေးတဲ့ပရဟိတတွေပဲလုံးကြတာများတာမြတ်စွာဘုရားရှင်ရဲ့ပရဟိတကြတော့သံဃာဝိသင်းရဲ့လုံလောက်တဲ့ထီအောင်ကိုလုပ်ပေးတာစေတဲ့အသိဉာဏ်ကိုကျင့်တရားမြေမောင်းလုပ်ပေးနေမှာကဘရောမမင်းပြည့်စည်နိုင်တဲ့နိဗ္ဗာန်ချမ်းသာကြီးကိုစင်ထားဝရပိုင်းနိုင်အောင်ဟိုခြင်းညာခြင်းသိခြင်းဆိုတဲ့တန်တရားဝိသေယကနေလွတ်မြောက်သွားအောင်ဒီကိုလုပ်ပေးနိုင်တာအရေးတအားဖြင့်လည်းမြတ်စွာဘုရားပရဟိတဘုရားမမှီဘူးတရားပွဲတပွဲဟောလိုက်တဲ့ဝါရီသိချင်းနန္ဒကျွတ်တန်ဝင်းညလူကရည်တွယ်လို့ရတဲ့ထောင်းတော့နတ်စင်မှာရည်တွယ်လို့ကိုမရဘူးအရေးတို့အားဖြင့်ကြည့်မယ်ဆိုရင်လေလောကီအယံကာမဟုချမ်းသာတွေပြည့်စုံအောင်လုပ်ပေးတဲ့ပရဟိတမျိုးမဟုတ်ဘူးလောကကစားအစားလိုအစားပြီးအဝတ်လိုအဝတ်ပေးဆိုတာကတကယ်တမ်းကျတော့ကာမဂုဏ်အာယုန်ကြီးပြည့်စုံအောင်လုပ်ပေးတာလေ။မြတ်စွာဘုရားကျတော့အဲ့ဒီလိုမဟုတ်ဘူး။ကုလိုကောင်မှုတွေနဲ့ကာမဂုဏ်အာယုန်ကြီးပြည့်စုံအောင်လုပ်ပေးတယ်လို့သံဃာဝိသင်းကလုံမြောက်သွားအောင်စိတ်နှလုံးအေးချမ်းအောင်လည်းလုပ်ပေးပါတယ်။အကြီးသေးရခြင်းလည်းမြတ်စွာဘုရားရဲ့ပရဟိတရည်သေးတော့မြင်မာတာရှိရလား။မရှိဘူး။ဒါကြောင့်တလောကလုံးမှာပရဟိတစိတ်တဲ့အရှိဆုံးပရဟိတလည်းအလုံးဆုံးပုဂ္ဂိုလ်ဟာမြတ်စွာဘုရား။ဒါကြောင့်ပရဟိတစိတ်တဲ့ဆိုတာဘုရားစိတ်တဲ့ပဲ။သုတ်တန်တစ်ခုမှမြတ်စွာဘုရားဟောထားတယ်။မြတ်စွာဘုရားရှင်ရဲ့အတွေးဟာနှစ်ခုပဲရှိတယ်။လူမှန်လို့ရှိရင်တော့တွေးတာကြီးပဲနော်။အတွေးနဲ့ကင်းတဲ့လူစားတရားမှမရှိဘူး။ဣတိဝုပါရီတော်ပေါ့လေ။ဥစဉ်ကဟိုအလင်းစေတမန်တရားမှဟောတဲ့ခုသုတ်တရားလေးပြန်ဟောတယ်။ဣတိဝုတကပါဠိတော်ကဝိတကသုတ်တန်ကမြတ်စွာဘုရားမှအတွေးနှစ်မျိုးပဲရှိတယ်။ဖခင်လည်းပဲသက်ရှိပုဂ္ဂိုလ်ဆိုတော့တွေးတာပဲပေါ့။ဒါပေမဲ့မြတ်စွာဘုရားရဲ့အတွေးကနှစ်မျိုးပဲရှိတယ်တဲ့။တရားဘာဝနာနဲ့ပတ်သက်တဲ့အတွေးရဲ့ပရဟိတနဲ့ပတ်သက်တဲ့အတွေးရင်တရားဘာဝနာနဲ့ပတ်သက်တဲ့အတွေးရင်တတဝဝိနည်းရည်ရဲ့အကျိုးဘယ်လိုရွက်ဆောင်ရမလဲဒီနေ့ဘယ်သူကဲချရပါမလဲအများကြီးချင်းဒီနေ့ဘာစကားလေးပြောရမလဲဘာတရားလေးဟောရမလဲဘယ်သူကတော့ဘယ်လိုချိမြှောက်ရမလဲစသည်အားဖြင့်အများကြီးဆောင်ရွက်မှုနဲ့ပတ်သက်တဲ့ပရဟိတအတွေးရင်တရားဘာဝနာပေါင်းများအထူးမှုနဲ့ပတ်သက်တဲ့ဘာဝနာအတွေးရင်စကားချင်းချင်းပြလိုက်တော့ဘာဝနာအတွေးရင်ပရဟိတအတွေးရင်ဒီအတွေးနှစ်မျိုးပဲမြတ်စွာဘုရားမှာရှိပါတယ်ကုတ္တရနာမေတ္တာမှာကျတော့ဒီနေ့ဒီနေ့ဘာအတွေးတွေနဲ့တော့မြတ်စွာဘုရားကိုကြည်ညိုမြတ်စွာဘုရားကိုအတုလိုက်ပြီးတော့ကျင့်သုံးကျင့်ကြံကြိုးကိုအားထုတ်ခြင်းနဲ့ဆိုရင်ဒီနေ့ဒီနေ့ဘာပဲဘာအတွေးတွေပဲတွေ့ရမှာဘာဝနာအတွေးရေပရဟိတအတွေးရေအများကြီးဆောင်ဖို့ဒါနသီလဝေယဝဆဆတဲ့ကုသိုလ်တွေလုပ်ဖို့တွေးနေတာကြတော့ပရဟိတအတွေးပေါ့ဘယ်သူလှူရမလဲဘယ်သူကိုစွန့်ကျင်ရမလဲဘယ်သူရဲ့ဝေယဝလုပ်ငန်းကိစ္စမှာတောင်းပြီးတော့ကူညီဆောင်ရွက်ပေးလိုက်ရမလဲစသည်အားဖြင့်ပေါ့ဘုသူကိုများတော့ကညီညောင်တရားစကားကောင်းလေးတွေပြောလိုက်ရမလဲဒါတွေကတော့ပရဟိတအတွေးတွေပေါ့သူများကိစ္စကြီးပဲတွေးနေနေလည်းပြီးပါမလားမပြီးဘူးလေကိုအကျိုးစီးပွားကြတော့ဘာလဲဘာဝနာအတွေးလေးလည်းတွေးနိုင်အောင်သမထဘာဝနာလေးပွားလို့ဝိပဿနာဘာဝနာလေးပွားလို့ဂုဏမေတ္တာအာနာပါနစတဲ့ဘာဝနာလေးပွားလို့သတိပဋ္ဌာန်လေးပါးလေးရှုပွားလို့ယုံနှံချက်ချက်မြင်အောင်ကြိုးစားလို့စိတ်မှာတွေးတဲ့အတွေးဘယ်နှမျိုးပဲရှိတဲ့လို့နှစ်မျိုးပဲရှိတဲ့ဘာဝနာအတွေးသို့မဟုတ်ပရဟိတအတွေးဘလောက်ကောင်းတာတော့နော်အရသာရှိတယ်တော့နားထောင်နေပြီးတော့မရှိဘူးဟိုပြောရတဲ့သူတော့အရသာရှိတယ်ဒါပေမဲ့ကိုယ်အတန်ကပဲအဆင်မပြေသလားမိုက်ကပဲအဆင်ပြေသလားမသိဘူးမပြေသလားတော့မသိဘူးအတန်ကတော့သိရတာမရှိဘူးပေါ့နော်ကိုယ်လည်းကြောင်းကန်နေတာလည်းချစ်ချင်တယ်ချစ်မှာပေါ့လေအဲ့တော့အတ္တဘာဝနာအတွင်းရဲ့ပရဟိတအတွင်းရဲ့ဒီအတွင်းမျိုးကိုပဲညံ့စွာဘုရားတွေးပါတယ်အဲကြောင့်ဆွေးလိုက်ပါပရဟိတနဲ့ပတ်သက်လို့သံဖို့နှစ်ခုဆက်တဲ့တစ်ခေါက်ဆွေးလိုက်ကိုကြံသူမှာ
သံဃာ
ဟိုအဲ့ဒါတစ်ခေါက်ပဲဆိုနောက်ဆောင်ပုံလေးဆိုလိုက်လေသူ့လိုအပ်ချက်အဲ့ဒါကြည့်စေတကအေးစစ်စစ်လေးပြောမယ်ဆိုရင်အများကြီးပြောကြရှိတာနော်ခုညံညံတော့တော့ပြောရမလားအေးစစ်စစ်ပဲပြောရမှာလားအခုစကားနဲ့ကိုပဲနော်တရားရှိရင်ပြင်မပြောနဲ့တရားနာတဲ့ကအေးစစ်စစ်ပြောပါဆိုလို့အဲ့ဒါပရဟိတစိတ်ရဲ့ဂုံဘုဖရာလောင်စိတ်တယ်ဖရာစိတ်တယ်နောက်တစ်ခုပြောလဲပေါ့ပရဟိတစိတ်တယ်ဆိုတာမိဘစိတ်တယ်မိဘရဲ့လုံငန်းရဲ့သာသမီတွေပေါ်မှာထားရှိတဲ့လုံငန်းရဲ့လေးကြည့်လိုက်ပရဟိတသဘောတွေပေါ်လွင်မနေဘူးလားမေတ္တာကရုဏာမုဒိတာဥပေက္ခာလေဒါနိဗ္ဗာန်ကျေးဇူးနဲ့ပတ်သက်မှသိသိပြောရမှာပေါ့အထူးပြောစရာမလိုနာဘူးသားကြာဘူးနာဝရှိပြီးသားပဲအမိဝမ်းထဲမှာပြိဿနဲ့လွဲထားရကတဲ့ကသာသမီပေါ်မှာမေတ္တာလေးနဲ့ကရုဏာလေးနဲ့ရေကလေးများဆားလိုက်ဩကဝမ်းထဲကခိတာလေးများသမီးလေးများအေးသွားမလားအဆက်ကလေးကဆားလိုက်ခြင်းဟိုပါလီများပူလောင်သွားမလားစရရချင်းမေတ္တာကရုဏာနဲ့အမိဝမ်းနဲ့ရှိကြတဲ့ကမဆောင်ရှားပါဘူးလားဆောင်ရှားရတယ်မွေးဖွားလာတော့လည်းပဲမေတ္တာကရုဏာနဲ့ဘောခလေးဘွားကလေးကစခလေးငိုလိုက်ရင်တော့မှဘာကြောင့်ငိုတာပါလိမ့်နဲ့ကရုဏာတရားလေးနဲ့လေဒါအစစ်စစ်ပေါ့လေပြောမချက်တင်ကြည့်လိုက်ပါသူပြောကြရမလို့ကိုသားသမီးစီရင်ဒုက္ခလေးရောက်ချားနာတယ်ဆိုရင်ကိုပဲကရုဏာလေးနဲ့သနာလို့ဟိုသားလေးရဲ့ချားနေတဲ့အပူလေးတွေအမေသာယူလိုက်ခြင်းနဲ့အမေသာယူလိုက်ခြင်းနဲ့သားရဲ့ဒုက္ခကိုသားဝင်မြခံစားလိုက်ခြင်းနဲ့ကိုသားအကုန်လုံးခံစားလိုက်ခြင်းနဲ့မေတ္တာကရုဏာမုဒိတာသားလေးများစာမျိုးပဲထူးထူးကြွကြွအောင်မြင်နေဆုဝမ်းသာလို့သူကမကမပေါ့လေလမ်းလျှောက်နေတာလမ်းလျှောက်တဲ့ဆင်ကိုဝမ်းသာနေတာပါပဲနော်အသေးသေးပြောရင်အများကြီးပေါ့လေမိဘမေတ္တာကြောင့်ဟောမှဒါတွေကသေးသေးပြောရမှာပေါ့အဲ့ဒါကိုသားသမီးစီးပါဥစ္စာကိုလည်းကိုချင်းနဲ့ကိုချင်းတော့ပေါ့ရက်တည်နိုင်ပြီဘဝလည်းမှာမျက်နှာမငယ်ပဲရက်တည်နိုင်ပြီဆိုတော့မူတည်တန်လေးနဲ့ဝမ်းမြဝမ်းသာဖြစ်လို့ပေါ့ဥပေက္ခာလေးနဲ့လည်းပဲသားသမီးကိုကပြန်စပြည့်စုံဆောင်ရှားကြမလို့တော့ကိုချင်းကိုရက်တည်နိုင်ပြီဆိုတော့ကဲသားလေးသွားလို့ရသွားနိုင်ပြီကိုကဘာမှဆောင်ရှားကြမလို့တော့ကိုစိတ်ကိုထွက်လိုက်တာပေါ့ကိုယ်ရရဲ့ဆိုတဲ့လေးလေးရှိလိုက်တဲ့ဆရာမျိုးမဟုတ်ဘူးပေါ့နော်သူထက်နဲ့သူကနေပါသေးတော့ဆရာမျိုးမဟုတ်ဖက်နဲ့ကိုဘက်ကတာဝန်ကြီးအောင်ပြုစုဆောင်ရှောက်လိုက်ပြီသူရှိသူလည်းနဲ့လည်းရက်တည်နေသွားပြီကိုကဘာမှကြောက်ကြမနေတော့ဘူးစိတ်တွေကချစ်ဆွေးနေမုန်းသေးဘာမှဆွဲမနေတော့ကိုအိမ်မှာပဲနေပါသေးကိုနဲ့ပဲဥမကွဲတဲ့မြင့်တဲ့အိမ်နဲ့နေပါသေးဆဲစိတ်ရှိရလားတကယ်မိဘစိတ်အပြည့်ဝကြတာမရှိတော့ဘူးနော်ဥပေက္ခာလေးနဲ့ပေါ့ဒါကပြည့်စုံသွားလို့လည်းပဲဥပေက္ခာထားတာရှိတယ်အမမဟုတ်ကိုကမေတ္တာကရုဏာမုဒိတာတွေပြီးပြီးတော့ကောင်းကျိုးဆောင်ကောင်းစီခြင်းပေမဲ့လူကောင်းသူကောင်းလေးဖြစ်စေခြင်းပြီးပြီးသုံးသုံးလေးနဲ့တဲ့ကိုချေကိုလည်းရက်တည်နိုင်တဲ့ပုဂ္ဂိုလ်ဖြစ်စေခြင်းပေမဲ့သူကအသုံးမကျတော့ကိုချေကိုမရက်တည်နိုင်ဘူးဘာမှကိုအသုံးမကျဘူးပေါ့လေဘာမှလည်းမလုပ်တတ်မကင်တတ်ဘာစည်းဝါးမှလည်းမရှာတတ်သားရီသမီးတွေဒါအများကြီးရတယ်မိဘလက်ဆန့်တောင်းရတော့ဆိုတော့လည်းပဲအဲ့ဒီခါမှလည်းဥပ္ပခာလေးကမလိုဘူးလားလိုတာပဲကိုကမပေးနိုင်တဲ့ခါကျတော့အော်သူ့ကိုမပေးနိုင်လည်းခြင်းမပေးနိုင်လည်းခြင်းနဲ့ဖြစ်နေမယ်ဆိုရင်ဥပ္ပခာမရှိတော့ဒေါသဒေါမနတာနေဖြစ်တာပေါ့အဲကြောင့်မေတ္တာကရုဏာမုဒိတာဥပ္ပခာဇေမစိုးတရား၄ပါးနဲ့ဆောင်ရွက်နေတဲ့မိခင်စိတ်တနည်းပြောတော့ဖခင်စိတ်ဒါမှမဟုတ်လည်းပေါင်းပြတော့မိဘစိတ်ပေါ့အမှန်ကတော့တစ်လုံးနဲ့ပြောရင်မိခင်စိတ်လို့ပြောပူတောင်းကောင်းသည်ဖခင်လည်းပဲဖခင်မေတ္တာနဲ့သာသမီရဲ့အကျိုးစီးပွားတကယ်လိုလားလို့ဆောင်ရွက်ပေးရင်အဲ့ဒီဖခင်မှာမိခင်စိတ်ရှိတယ်လို့ပြောလို့မရဘူးလားရတယ်ပဲနော်ဖခင်ဆိုလို့ဖခင်စိတ်လို့သုံးမှာမဟုတ်ဖခင်မှလည်းမိခင်စိတ်ရှိရမှာပဲအကိုမှလည်းညီလေးညီမလေးပေါ်မှာမိခင်စိတ်ရှိရမှာပဲအမကလည်းပဲညီလေးမောင်လေးညီမလေးပေါ်မှာမိခင်စိတ်ရှိရမှာဆရာကလည်းတပည့်ပေါ်မိခင်စိတ်ရှိရမှာပဲဆရာတော်သံဃာတော်တွေကလည်းတရားဓမ္မတွေပေါ်မှာတရားဝင်ရတွေအားလုံးရဲ့အပေါ်မှာမိခင်စိတ်ရှိရမှာပဲဒါကြောင့်မေတ္တာသုံးပါးကြတော့မန္တယထနိယံဗုဒ္ဓမာယုတဧကံဗုဒ္ဓမနုရခေဆိုပြီးတော့မေတ္တာစိတ်ကိုမိခင်စိတ်လို့မြတ်စွာဘုရားဟောတာဒီကစားဆိုလို့လူသမီးတွေမှာပဲရှိတယ်လူသားတွေမှာမရှိဘူးလို့ဆိုပြီးတော့အဖေတွေကနားကြလို့လားမလို့ဘူးနော်မိခင်စိတ်ဆိုတာဖခင်မှာတစ်ဖက်သားသမီးကျူးလို့လားသူတို့ဘာကျူးလို့လားတဲ့စိတ်ကူကမိခင်စိတ်ပဲအမျိုးသားတွေမှာလည်းမိခင်စိတ်ဆိုတာရှိတာပဲအဲ့တော့မိခင်စိတ်မိဘစိတ်ကလူမိဘတွေတက်ဆန်ညံ့မိဘတွေကြတော့ပုံမထင်ရှားဘူးလားလူမိဘကမှကိုယ်ကျူးလေးမျှော်တာနည်းနည်းပါးပါးရှိချင်ရှိအောင်ပဲကိုစီပါကိုမချန်တဲ့ခင်ကျတော့သာသမီတွေကထောက်မှန်နေမယ်။ဟောသာသမီကဘာမှမထောက်မှန်တော့မှညီတို့ဒီလိုပဲလားဆိုတာမရှိဘူးလား။ညီတို့ကြည့်ဘူးဆက်တာပေါ့လေ။ဘာညာနဲ့ပြောရတာမရှိဘူးလား။ကိုသာသမီပေါ်မှာမျှော်လေးချက်၅မျိုးလူမိဘတွေကသာသမီတွေပေါ်မှာမျှော်လေးချက်၅မျိုးထားတယ်ဆိုပြီးတော့ပုဒ္ဒတုတ္တမှာမြတ်စွာဘုရားကိုယ်တိုင်ဟောကြားထားတာ။ညက်တွေကြတော့ဥလေးဥပိယနဲ့သားကောင်လေးသားလေးပေါက်လာအောင်အငွေလေးပေးလို့ဝတ်ပြီးတော့စမ်းရှောက်လို့ရဲ့ เนี่ยมีกินเข้ามาเยอะเนี่ยนั่งลิเล่ปีดูนั่งลิเล่ปีบุ้งลิเล่ปีหัวบีร้านเลยอาการนี้บอกแล้วทุกคนสาชามาสานเองจะรับผู้นั้นสาชาบีรอดจุยลูกยันเตียนไม่เยอะหรอกยันเตียนไปลูกเมื่อจากรู้นะมุดีจารีบ้านนี้นะเว้ยเนาะเนี่ยตอนนั้นเนี่ยตอนเนี่ยตัวมีเรียกจุดที่ว่าลูกอะไรเมื่อตาเนี่ยตอนเนี่ยตัวมีเรียกเส้นตรงกับเพชรบีจีเนี่ยกรู้นะเนี่ยตอนเนี่ยตัวมีเรียกအကျဉ်းတက်တော်ပြီဆိုလေဝမ်းမြောက်ဝမ်းသာရှိလို့ကိုယ်စားကိုယ်ရှာစားတတ်ပြီဆိုလေဝမ်းမြောက်ဝမ်းသာရှိလို့ဝိဝေကိုလည်းပြန်သားနိုင်ပြီကိုယ်စားကိုလွတ်လွတ်လပ်လပ်နဲ့အနှောင်ဖွဲ့ကင်းစွာရှာဖွေနိုင်ပြီဆိုတော့ပြန်ပြီးတော့သားတို့ကြီးပြန်ပြီးတော့သမီးတို့ကြီးဖိဖိအတိုင်းနဲ့မိအတိုင်းပြန်လာခဲ့ပါကွယ်ဆိုတာရှိရလားမရှိဘူးကိုကိုချေကိုလည်းကိုတောင်မနဲ့ကိုပြန်နိုင်ကိုသားသမီးတွေညှက်သားသမီးတွေပြန်နိုင်ပြီဆိုရင်ညှက်အဖေညှက်အမေကဥပိ္ပခာတရားလေးနဲ့လုံးဝကိုဆွန့်လွှတ်လိုက်ပြီဘလောက်များပရဟိတတဘောပေါ်လွင်ထားနေနော်။ဒါကြောင့်လူမိဘတွေတဲ့ဆိုင်နှစ်မိဘတွေကပို့ပြီးတော့တောင်ပရဟိတတဘောပေါ်လွင်ပါတယ်ပရဟိတပူဆံပါတယ်။ဒါပေမဲ့ညှက်ဆိုမဲ့လည်းဘဲတော့ချွင်ညထားအောင်နော်။ဘဲကြတော့လည်းဥပြီးတော့ဝေးရလား။မဟုတ်ဘူး။ဘဲကဥတယ်ဥပြီးတော့ပြစ်သွားတယ်။အမီးလေးခါသွားတယ်ဆိုတော့ဥပိ္ပခံပေါ့။ဘဲမကြီးတွေကြတော့မေတ္တာကရုဏာမုဒိတာရှိရလား။ပါပဲရှိတော့ဥပိ္ပခာပဲရှိတယ်နော်ဥထားပြီးတော့ဥကိုပြစ်ပြီးတော့အမြင်ခါခါပြီးတော့ရញ្ញញ្ញញ្ញနဲ့ရေထဲဆင်းသွားတော့ဘာဖြစ်တာတော့ဥပိ္ပခာဥကိုပြစ်ပြီးတော့ခါထွက်သွားတာဒါပေမဲ့အဲ့လိုဘဲစိန်ညုံမူရမှာဟုတ်ရဲ့လားဟိုတချို့ကလူတွေကိုသူကနဲ့သူဆင်းနေကြတယ်ပဲသူကနဲ့သူဆင်းနေကိုဘာလုပ်ပြီးလို့ရမှာလဲသဗ္ဗိတ္တကမ္မန္တကပဲသူကတော့မေတ္တာကရုဏာမုဒိတာရှေ့သုံးမှမပေါ်တော့ဥပိ္ပခာပဲပေါ်တော့မယ်ဆိုပြီးတော့ဥပြစ်ပြီးခါနေတယ်မရှိဘူးလားဥပိ္ပခာဆိုတာကမေတ္တာကရုဏာမုဒိတာကြော်လို့လို့ရတာမဟုတ်ဘူးနော်ဇန်တော်ရင်တော့မှမေတ္တာဇန်ကရုဏာဇန်မုဒိတာဇန်တွေဝင်စားပြီးတော့မှဥပိ္ပခာဇန်ရအောင်အောက်ဇန်တွေကိုအောက်ဇန်တွေရဲ့အဖြစ်ကိုမြင်ပြီးတော့အဲ့ဒီဇန်တွေခွာအဆက်ဖြစ်တဲ့ဥပိ္ပခာဇန်ပွားရတာလက်တွေ့ဘဝနေပဲမှလည်းမေတ္တာနဲ့အကျိုးဆောင်ပြီးကရုဏာနဲ့ဆင်းရဲဒုက္ခဖယ်ရှားပြီးမုဒိတာနဲ့သူတစ်ပါးရဲ့ကောင်းကျိုးချမ်းသာတည်ခိုင်တဲ့တည်ထောင်အောင်ဆောင်ရွက်ပြီးဝမ်းနဲ့ဝမ်းသာဖြစ်ပြီးအဲ့ဒီလိုမေတ္တာကရုဏာမုဒိတာနဲ့အများကြီးဆောင်လို့ဘယ်တော့မှဆောင်လို့မရတော့တဲ့အခြေအနေမျိုးရောက်နေမှသာဥပိ္ပခာလေးနဲ့အော်သူကံတိုင်းပေါ့လို့ရိတ်ရွရှူလိုက်ရမှာမေတ္တာကရုဏာမုဒိတာနဲ့ဘာအကျိုးမှမဆောင်မဲနဲ့ဥပိ္ပခာသူကံနဲ့သူပဲကမ္မန္တကပဲဆိုရင်တော့သူ့ဥပိ္ပခာကဘာဥပိ္ပခာတော့ဘဲဥပိ္ပခာပေါ့ဘဲကဥပြီးပြည့်ပြီးတော့ခါထပ်ရတာတဘောတဘာဝတော့ကြာတာပဲနော်ဘဲတွေကြရင်စိတ်ဆိုးမှတော့မပြောတတ်ဘူးအဲ့တော့ဥပိ္ပခာကြော်လို့လို့မရပါဘူးမေတ္တာကရုဏာမုဒိတာပြီးမှဥပိ္ပခာသွားလို့ရတာပါအဲ့တော့ပရဟိတစိတ်တက်ဆိုတာဖရာလောင်စိတ်တက်ပြီးတော့ဖရာစိတ်တက်ပြီးတော့မိခြင်းစိတ်တက်မိဘစိတ်တက်ပေါ့ဒါပြီးတော့သူတော်ကောင်းစိတ်တက်ပြောမယ်ဆိုရင်ရတာပဲခြုံငုံပြီးတော့ပြောမယ်ဆိုတော့သူတော်ကောင်းကသူတော်ရဲ့သူကောင်းရဲ့နှစ်ခုပေါင်းလို့သူတော်ကောင်းဖြစ်တာကိုသူတော်တယ်ဆိုတာကအတ္တဟိတကိုအရေးချင်းနေနဲ့ပြည့်စုံတာသူကောင်းကောင်းနေဆိုတာကပရဟိတအများကျူဆောင်ရွက်တာတော်သူနဲ့ကောင်းသူနှစ်ခုပေါင်းပြီးတော့သူတော်ကောင်းဖြစ်နေတာနော်အရေးချင်းတွေပဲရှိပြီးတော့ကိုကျိုးစီပါပဲပြည့်စုံနေသူတော်ပဲဖြစ်တယ်သူတော်ကောင်းဖြစ်သည်သူတော်လိုပဲခေါ်နိုင်တယ်ကောင်းနေမထင်နဲ့ဘူးစေစီရဏမေတ္တာမေတ္တာကရုဏာမုဒိတာဥပိ္ပခာပြမသူတရား၄ပါးကိုစေရဏတရားနဲ့နှချောင်းငင်လိုက်တဲ့လူကောင်းမျိုးကြမှာသူကောင်းလို့ခေါ်တာအဲ့ဒီကြမှာသူတော်ကောင်းပြည့်စုံဖြစ်တာနော်အတဟိတတသက်ပဲဆောင်ရွက်ရင်သူတော်ပဲဖြစ်တယ်သူကောင်းမဖြစ်သေးဘူးပရဟိတပါဆောင်ရွက်မှာသူတော်ကောင်းဖြစ်သွားတာဒါကြောင့်ပရဟိတစိတ်သက်ဆိုတာသူတော်ကောင်းစိတ်သက်လို့လည်းပြောနိုင်ပါတယ်ဒါကြောင့်ကိုယ်သူ့လိုအပ်ချက်ဆိုတဲ့ဆံပုံလေးပဲသုံးခါဆိုလိုက်အဲ့ဒါကုဏပရဟိတကိုခွဲလိုက်တော့အလိုလျောက်ပရဟိတရေတကူးတကပရဟိတရေဒါကပရဟိတလေးတွေနောက်လက်ကြံလေးတွေတရုတ်ခွဲကြအောင်ပေါ့အမှန်ကတော့အလိုလျောက်ပရဟိတနဲ့တကူးတကပရဟိတဆိုရင်ပြည့်စုံပြီးသားပါအဲ့ဒါကိုပဲဆက်ပြီးတော့နားလည်အောင်အများကြီးတရုတ်ခွဲလို့ရတာပဲအဘိပရဟိတရေအယူပရဟိတရေလို့ပရဟိတကလည်းနှစ်မျိုးရှိသေးတယ်သူတို့နဲ့သူမှတ်ထားနော်ဘာပရဟိတနဲ့ဘာပရဟိတလဲအဘိပရဟိတရေအယူပရဟိတအပေးပရဟိတကထူးပြောကြမလို့ကိုပန်ဆိုင်တဲ့ပြည်သူစားတဲ့ကုသိုလ်တွေကိုခွဲဝေပြီးတော့သိတာပေါ့ပြည်သူဥစ္စာပေးတာလည်းအပေးပရဟိတပေါ့ကိုယ့်ရဲ့ကျွမ်းကျင်မှုကိုယ့်ရဲ့ဤပညာကိုယ့်ရဲ့လုံအားကိုယ့်ရဲ့အကျဉာဏ်တွေပေးတာလည်းအပေးပရဟိတပဲပေါ့ပစ္စည်းပေးမှာအပရဟိတမဖြစ်နဲ့တော့အကျဉာဏ်ကောင်းလေးပေးတယ်ဤလေးပေးတယ်ဆိုလေပရဟိတပါပဲ အယူပရဟိတဆိုတာကယူရာဂပရဟိတဖြစ်နိုင်မှာမလားပရဟိတဆိုတာအပိတတပဲအယူမရှိဘူးလို့ပြောတယ်သူအထိပ္ပယ်နဲ့သူပြောတာအယူပရဟိတဆိုတာလည်းရှိကိုယ်ကမမေးပါဘူးသူတို့ဘာရဲ့ပစ္စည်းပဲကြည့်ပေါ့လေသူတို့ဘာပြည့်တဲ့ပစ္စည်းဥစ္စာယူတယ်ပြီးတဲ့သူမှစိတ်ချမ်းသာသွားအောင်ပြီးတဲ့သူအကျိုးကြီးမားသွားအောင်ယူတယ်ဆိုရင်အယူပရဟိတဖြစ်သွားတယ်ဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားဆရာတို့တန်ဃာတော်တွေတို့လည်းတရားဓမ္မတွေပေးတာမယူပါဘူးလားဒါချင်းအတ္တဟိတလားပရဟိတလားတရားဓမ္မတွေသူရဲ့ဆန်စားမှာဆိုတော့အတ္တဟိတလည်းပါတာပေါ့အဲ့တော့ဒီဘုရားရှင်သူဗုဒ္ဓတို့ပဲကြည့်လိုက်ပေါ့လေအိန္ဒိယရှင်ဆွမ်းကန်ကြွားရမယ်ဆိုရင်ဆောမလောင်းကမှမေတ္တာဆံဝင်စားလိုက်သေးတယ်လေဝင်စားလိုက်တော့ရှင်သူဗုဒ္ဓလောင်းတဲ့ပုဂ္ဂိုလ်တွေမှာအကျိုးကြီးကြီးမားသွားတာရှင်သူဗုဒ္ဓမှမဟုတ်ပါဘူးလေဘုရားဆုံးမရထားတဲ့ဘယ်ဆရာတော်ဘယ်တန်ဃာတော်ဘယ်ဥစဉ်ဘယ်ကိုရင်ပဲဖြစ်ဖြစ်ဆွမ်းကန်ထွေမေတ္တာလေးပွားလို့ဂုဏ်တော်လေးပွားလို့တရားဘာဝနာလေးတစ်ခုခုနဲ့ပေါ့အထူးသဖြင့်တော့မေတ္တာပေါ့လေကိုယ်ကိုပေးတဲ့ပုဂ္ဂိုလ်အကျိုးကြီးမအောင်ဆန့်ကျင်ဖို့ဆိုရင်အဓိကပ္ပဏာကတော့မေတ္တာပဲယူကန်ဤစေစေလေးမှအရေးကြီးဆုံးကမေတ္တာပဲယူပြီးမှမေတ္တာပို့တာကတပိုင်းတခဏနာပဲယူပြီးမှပို့တဲ့မေတ္တာကြတော့ဒီလောက်ကြီးမဆွမ်းဘူးယူကန်ဤစေစေလေးမှမဆွမ်းကခံကန်ဤစေစေလေးဆောင်းလောင်းလူလည်းဆိုရင်တပိတ်လည်းဆွမ်းထဲကန်ဤသေးသေးလေးပစ္စည်းဝတ္ထုတစ်ခုခုသင်္ကန်းမဲ့ဖြစ်ပြီးအကက်ခံမဲ့ဆိုရင်ကက်ခံဤသေးသေးလေးမှာအလူကံပုဂ္ဂိုလ်ပေါ်မှာရောတတဝါအားလုံးရဲ့ပေါ်မှာရောမေတ္တာဓာတ်ဖြင့်ပြီးတော့မေတ္တာဘာဝနာတွေပွားနေမယ်ဆွမ်းနိုင်ရင်မေတ္တာဇန်တွေဝင်စားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုရှုလိုက်ရတာအင်မတန်အကျိုးကြီးမာတယ်အယူပရဟိတနော်မေတ္တာပေါ်မှာကြီးပဲတော့မဟုတ်ဘူးပေါ့လေဒီကုသိုလ်ကငန်းစဝေကလေးကကိုရင်ဝတ်တယ်ဆိုတော့ဖေးရင်းမင်းဤသမေတော်မေတ္တာကလည်းရှ िख ိုးကြကိုတဲ့တဲ့ကြီးတဲ့သူတွေကလည်းရှ िख ိုးကြအနိကဆရာကဘယ်လိုသင်ပေးလဲဆိုတော့ကိုရင်နဲ့ကိုရင်ကိုသူများကရှင်းခိုးတော့မယ်ဆိုရင်အရဟံဂုံတော်လေးပွားလိုက်တယ်အရဟံအရဟံအရဟံနဲ့ရွတ်လိုက်ပေါ့အဲဒီတော့ကတော့ဘာမှလို့သိမသိသေးပါဘူးအရဟံပုဇော်ထုခန္ဓာမူတဲ့တော့မြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုံတော်လေးရွတ်လိုက်တော့ကိုရဲ့ရုံဉဏ်ခန္ဓာကဇီရီထိုက်သွားတာပေါ့ပုဇော်ထိုက်သွားတာပေါ့ကိုစိတ်ကလည်းအာယုံပြူတဲ့ကိုရင်ကိုရှင်းခိုးတဲ့လိုအာယုံမပြူနဲ့ကိုရင်ပွားများနေတဲ့ကိုရင်စိတ်တဲ့ကိုရင်နှလုံးသားတွေကအရဟံဂုံတော်ရှင်မြတ်စွာဘုရားကိုရှင်းခိုးနေတယ်အရဟံဂုံတော်ကိုရှင်းခိုးနေတယ်လို့အာယုံပြူလိုက်ဒါဆိုရင်သူတစ်ပါးရဲ့လက်အုပ်ကျူးတွေလည်းမတင်တော့ဘူးကိုကိုရှင်းခိုးတဲ့ပုဂ္ဂိုလ်မှလည်းအကျိုးကြီးမားသွားတယ်အယူပရဟိတသဘောပေါက်တယ်နော်သူတစ်ပါးမိတာယူတယ်ယူတဲ့ပုဂ္ဂိုလ်စိတ်ချမ်းသာသွားအောင်ဒါပြောတာဆိုတာလေးကပဲဖြစ်ဖြစ်အပြုမူလေးကပဲဖြစ်ဖြစ်ပေါ့တချို့ရှိတယ်လေဒါကဓမ္မကဆွမ်းလောင်းတဲ့ဆိုတော့ခြင်းကမကောင်းဘူးကိုမကျတဲ့ခင်ကြီးလောင်းတယ်လေ။လောင်းတဲ့ခင်အဲ့ဒီလောင်းတဲ့ဓမ္မရှိမှပဲလမ်းပြီးသွန်ချလိုက်တယ်ဆိုရင်ဒီလောင်းတဲ့ဘုက္ကိုစိတ်ချမ်းသာပါဦးမလား။ကိုနဲ့မတည့်လို့ပဲဖြစ်ဖြစ်ကိုမကျိုက်လို့ပဲဖြစ်ဖြစ်မစားခြင်းမဆိုကြောင်းကြောင်းမှကိုမသားကိုမစားနဲ့ပေါ့။လှူတဲ့လူရဲ့ရှိမှလှူတဲ့လူရဲ့တရားလေးပြတ်သွားအောင်လှူတဲ့လူစိတ်ဆင်းရဲသွားအောင်အဲ့ဒီလိုအပြုမှုပြုတယ်ဆိုရင်ဒါအယူပရဟိတမဖြစ်တော့ဘူး။မဖြစ်အောင်မကဘူး။ဝိနည်းကြောင်းရလဲအာဘတ်တွေသိအပြစ်တွေသိလာပဲ။အကုသိုလ်လည်းဖြစ်တာပဲပေါ့။ဒါအဲ့ဒီလိုကြီးလုပ်တဲ့ဆိုခဲ့ကဒေါသကပါမနေဘူးလား။ပါနေပြီအယူပရဟိတဖះနဲ့တန်ဃာတော်တွေယဟန်နေဥသိနေတာဆိုင်နေမှမနဲ့လူတွေမှလည်းဆိုင်တာပဲအကျုပ်မိပါလေအယူပရဟိတဆုတဲ့တာရှိသာသမီကမိပါစားစီခြင်းလို့စားစာကောင်းလေးတစ်ခုဆက်ဆံမပါစားစာလေးတစ်ခုဈေးကြီးပေးပြီးတော့ဝယ်လာတယ်မိပါကအနေတလူနဲ့ကထော့တယ်ပေါ့ပေးတယ်အဲ့ဒါမဟုတ်ဘူးပြတတ်ပြတတ်နဲ့ပြောရတယ်မင်းတို့ဒီလောက်ဈေးကြီးတဲ့ပစ္စည်းဝယ်လာရသလားမင်းတို့ပတ်စံဖြုံးနေတာပဲလူလူရလူလေဖြုံးနေကောင်းနေပဲနဲ့ဆိုပြီးတော့ပြောရတော့ဟိုကမေးတဲ့လူစိတ်ချမ်းသာလေးရဲ့လားချမ်းသာတော့ဘူးဝိဇ္ဇာလေးကောင်းကောင်းမွန်မွန်လေးဝယ်လာပြီးအတုံးဆောင်ပစ္စည်းလေးကောင်းကောင်းလေးတွေဝယ်လာပြီးတော့ပြီးသာသမီအကောင်မပြောဘူးသုံးလိုက်တာဖြုံးလိုက်တာမင်းတို့ဒါဝယ်လာမဲ့စားပတ်စံသာပေးလိုက်တော့အဲ့လိုမိပါလည်းမရှိဘူးလားရှိတယ်ဒကမကြီးတယောက်ဆိုလို့ရှိရင်ယောဂါလေးနဲ့ယောဂါလေးကိုစုံနေတာပေါ့အဲ့ဒါတမ်းသားသမီးတွေကလာကုန်တဲ့ခါကျတော့မိဘရဲ့ယောဂနဲ့ဆိုင်တဲ့အင်မတန်ဈေးကြီးတဲ့ဆီးတွေဝယ်ပြီးတော့ပေးတာပေါ့ဆီးတွေဝယ်ပြီးတော့မကြည့်နိုင်ဘူးမျက်နှာကစူပုတ်ပြီးတော့စိတ်ဆိုးတယ်ဆီးဝယ်မပေးနဲ့ပတ်စံနဲ့ပေးတယ်အဲ့ပတ်စံဘာလို့မှလဲဆိုတော့သူသုံးဖို့တော့မဟုတ်ဘူးလက်ကျောမတင်နဲ့ဘာလို့မှမလုပ်ခွင့်နဲ့ခုနပြောခဲ့တဲ့အတ္တဟိတလည်းမလုပ်ပရဟိတလည်းမလုပ်ဆိုတာမျိုးပေါ့ဒါမှမဟုတ်ပရဟိတပဲလို့အတ္တဟိတမလုပ်ဆိုတာမျိုးပေါ့အဲ့ဒါလက်ကျောမတင်လက်ကျောတင်အောင်လုပ်မှုတဲ့ဟိုနောက်ထပ်သားတစ်ယောက်ကိုပေးဖို့တယ်သမကြီးလည်းရှင်တော့ပရဟိတလိုလိုမေတ္တာလိုလိုထင်ရတာပေါ့အရွယ်ရောက်နေပြီသာသမီတောင်ရှိနေပြီတကယ်ဆိုလက်ကျောတင်အောင်လို့လို့ဖို့မတိုက်တွန်းနိုင်ဘူးလားတိုက်တွန်းတယ်လေဘလို့မတိုက်တွန်းမရနဲ့လို့ဥပ္ပခါကျမတတ်နိုင်ဘူးပေါ့နော်အဲ့ဒါဟိုက အမေစေကောင်းဝါကောင်းနေစားပါသည်စေဝါကောင်းတက်ဆာကောင်းနေစားပါသည်ဆိုပြီးတော့စေကြီးပဲစေဝါတက်ဆာလှူရတဲ့သာသမီစိတ်ချမ်းသာလေးရဲ့လားစိတ်မချမ်းသာတော့ဘူးအဲ့ဒါစေမမင်းနဲ့ပတ်ဆံပြီးဆိုတော့ပတ်ဆံပြီးဒါမှမဟုတ်ယောဂဖောက်လာတဲ့အချိန်ကျတော့လည်းစေဝေပြီးရတော့တာပါပဲနော်အဲ့ဒီလိုအချင်းပေါ့လေအယူပရိဟိတမိဘတွေမှလည်းကိုယ်ကိုပေးတဲ့သာသမီစိတ်ချမ်းသာအောင်ဟုတ်လက်ကြမင်းနဲ့သာကိုယ်ပိုင်ပတ်ဆံဝင်ဝင်မရှိတဲ့သာသမီကိုထောက်ပံ့ရင်လည်းထောက်ပံ့တော့ထောက်ပံ့ပေါ့ဒါပေမဲ့တစ်ဖက်ကအဲ့တော့မိဘကလည်းမိဘကိုကျေးဇူးဆက်တဲ့ကိုယ့်ဘုံမှာတည်တဲ့တဲ့သာသမီကပေးလာတဲ့အခါမှာသာသမီပေးတဲ့ပစ္စည်းဝတ္ထုယူတဲ့အခါမှာသာသမီစိတ်ချမ်းသာအောင်ယူတတ်ဖို့လိုတယ်သာသမီအကျိုးကြီးမအောင်လေယူထပ်ဖို့လိုတယ်သာသမီပြည့်တဲ့ပစ္စည်းလေးလက်မခံခင်မှာအာဘောသမီဘောမှာလည်းမေတ္တာလေးပွားလို့တတဝရီအာလုံးပေါ်မေတ္တာလေးပွားလို့ဂုဏ်တော်လေးပွားလို့ဝိနည်းထွက်လေးလေးရှိလို့ကိုယ်စိတ်ကလေးကိုလောဘဒေါသမောဟလေးတွေငြိမ်းအောင်ကြိုးစားထားမေတ္တာလေးဂုဏ်တော်လေးနဲ့တန်းစားဆင်ထားလိုက်လို့ရှိရင်ကိုယ်သာသမီကျိုးများမသွားဘူးလားပစ္စုပန်မှာကိုကျိုးများတယ်နော်အထူးသဖြင့်တော့မေတ္တာပေါ့လေပရဟိတအများကျိုးဆောင်တဲ့နေရာမှာအကောင်းဆုံးကတော့မေတ္တာပဲမေတ္တာကမေတ္တာတရားလေးပွားများပြီးတော့သာသမီပေးတဲ့လက်ဆောင်ပစ္စည်းသာသမီကတော့တဲ့ပစ္စည်းအလှူခံယူလိုက်မယ်ဆိုရင်အယူပရဟိတာဖြစ်သွားတာပဲ။ယဟန်တော်ဒီမှာဒကာဒကမလှူတဲ့ပစ္စည်းတွေကိုဝိနည်းကြောင့်နဲ့မညီပဲနဲ့ဒကာဒကမစိတ်ဆင်းရဲအောင်သုံးနေဆိုရင်လေသတ္တဒေယဝိနိပါဒဒုက္ခဆိုတဲ့အပြစ်အာဘတ်တင့်တယ်လို့ပဲ။လူတွေကြတော့အာဘတ်တော့မသိမြင်ပဲလို့အကုသို့တော့ဖြစ်တာပေါ့။သာသမီထူတဲ့ပစ္စည်းသာသမီစိတ်ချမ်းသာအောင်သာသမီအကျိုးကြီးအောင်မသုံးနဲ့ကိုယ်သဘောနဲ့ကိုယ်ကိုယ်သုံးနေတယ်လို့ပဲသုံးနေဆိုရင်အယူပရဟိတာဖြစ်ပါဦးမလား။သာသမီ30ကျင်းတော့33ရက်ပဲဆက်ကကြည်တီးကြောင်နဲ့ပြောနေမယ်ဆိုရင်ရောအယူပရဟိတမဖြစ်တော့ဘူးအယူပရဟိတဆိုတော့ဟိုရှင်မဟာကလပတို့အယူပရဟိတအထွတ်ထွေရအောင်ဆောင်ရွက်ပုံများဘာလို့များအတူယူချင်အောင်ထားလဲတနေ့တော့ဆွမ်းခံထွက်တယ်လေလူနာယောဂတွေဒီယောက်ကရတယ်မူအောင်ဖျက်ဆိုတော့ချက်တော်မူပြီးတော့ဆွမ်းလောင်းသူ့ရဲ့ဆုပ်ပဲနေတဲ့ခွက်ထဲကဒီဟိုရင်ဒီရင်ကနေအကျွင်းအကျန်နေရသမျှဘယ်ကောင်းမှမလဲအညာသာသမီးချင်းတွေကိုဆွမ်းဖြစ်နေလောင်းလူလိုက်တာလေအဲ့ဒါရှင်သာရိရှင်မဟာကသမထေရကတိတိငြိငြိအိန္ဒိယရာနဲ့လက်နက်တစ်ချက်မတွန့်မနဲ့အလှူခံသွားတယ်ခံယုံခံပြီးတော့လမ်းကျမှာသွန်ပြမလားဆိုတော့မဟုတ်ဘူးနော်လောင်းလိုက်တဲ့အချိန်မှာခုနသမီးနေဟင်းတွေကအញ្ញသာမကောင်းတဲ့အပြင်ကိုပဲလူနာယောဂတွေရဲ့လက်ကလည်းအကျုံးပြပြီးတော့အဲ့ဒါလက်ပြကြီးတစ်ခုကသတိထဲပါသွားသေးတာနော်တာမန်လူအစနာအိညာနဲ့ဝေါ်ကနေချင်းပါပေါ့ယန္တာရှင်နဲ့ဆိုတော့ဒေါသကိရိတာကုန်ပြီလေအနာဂံကလေးကဒေါသကုန်ပြီလားဆိုတော့ပြုတ်တယ်အံ့တယ်ဆိုတာမရှိတော့ဘူးပြိုတဲ့အနေဆိုတော့လက်မှန်ကတော့ဒေါသသဘောလေးပဲနော်။ဟိုတိုင်းမလို့ဟိုဆေးကြောင့်အနာကတော့မဆိုင်ဘူးပေါ့မြတ်စွာဘုရားတို့လည်းဒါဒီလိုဆေးတွေတပါတာရှိတာ။အဲ့ဒါလူနာယောဂတွေစိတ်ချမ်းသာပါစေအကျိုးကြီးပါစေဆိုပြီးတော့ကြောင်းရောက်မှဖုံးပွတာတောင်မဟုတ်လူနာယောဂတွေရှိမှပဲအခင်းလေးခင်းပြီးတော့လူနာယောဂတွေကသူကြည့်နေစင်ပါကိုပဲလက်ချောင်းလေးလက်ပြက်ကြီးကိုအသာလေးပဲဟိုကိုမစားကျင်တဲ့ကျန်သားဘဝသားဘလေးဘေးဖယ်တယ်လို့မျိုးအသာလေးဖယ်ပြီးတော့ရည်ရည်ရှိရင်လည်းကိုဖုံးပြီးတော်မူတာစိတ်ပါလက်ပါနဲ့ကိုဖုံးပြီးတော်မူတာရေရှိသလိုလောဘနဲ့တာယာတာပြောတာမဟုတ်ဘူးနော်ယဟန်တန်ဃာဒီမှာစိတ်မပါလက်မပါနဲ့ဖုံးပြီးရင်ကိုပဲအာဘကတင့်သေးတာဆွမ်းခံတဲ့အခါမှာလည်းစိတ်မပါလက်မပါနဲ့မခံရသလိုလိုခံရသလိုလိုနဲ့ညီငွေသလိုလိုဘာလိုလိုလေးနဲ့ခံရင်လည်းအာဘကတင့်သေးတာနော်အဲ့တော့ဆွမ်းစားတာကစိတ်ပါလက်ပါလေးနဲ့စားရတာစိတ်ပါလက်ပါဆိုတော့ပလုံးပလောင်းပြောတာမဟုတ်ဘူးနော်အဲ့ဒါစိတ်မလက်ပါလေးနဲ့ရင်းရင်းချင်းချင်းဖုံးပြီးတော့လူနာရောဂါတွေကြီးဝမ်းမြောက်လိုက်တာလေငါဒါနာအောင်မီငါဒါနာအောင်မီနဲ့ဝမ်းမြောက်လို့လောလောဆယ်မှာလည်းစိတ်ချမ်းသာသွားတယ်ကောင်းကျိုးချမ်းသာတွေပြစ္ဆုတ်ပန်တန်မြတ်မှာလည်းအကျိုးကြီးမှန်သွားတယ်အယူပရဟိတနော်အရှင်မဂ္ဂလဘလူနာရောဂါတွေကြီးဘာများပေးလိုက်တော့မမြင်တဲ့မေတ္တာတွေစေတနာတွေအကျဉ်းသားတွေကရုဏာတွေအများကြီးပေးပါတယ်ဒါပေမဲ့မျက်စိမျက်မြင်အားဖြင့်တော့ဘာယူလိုက်တာပဲလူနာရောဂါတွေကြီးအဆွမ်းကိုယူလိုက်တာပဲဒါပေမဲ့အတွင်းထဲကတော့ပေးတာတော့မပါဘူးလားပါရဏပရဟိတမှာတော့ပစ္စည်းဝတ္ထုတားယူရပါရင်ပါမယ်စိတ်ထဲကမေတ္တာကရုဏာတွေကတော့ပြီးနေတာပါပဲအပေပရဟိတအယူပရဟိတနှစ်မျိုးရှိပါတယ်ဆူလိုက်အောင်ဆောင်ဖို့လေသူ့လိုအပ်ချက်ပရဟိတနောက်နှစ်မျိုးခွဲလိုက်ကြဆိုဆိုရင်အလုပရဟိတရေမလုပရဟိတရေမလုတဲ့ကွာပရဟိတဖြစ်နေသေးတာနော်အလုပရဟိတဆိုတာကတော့ပြောအထူးရှင်းပြကြမလို့ဘူးလုတဲ့လုထိုက်တဲ့အများကောင်းကျိုးဖြစ်မဲ့အလုပ်တွေလုပ်နေတာပဲပေါ့ကုသိုလ်ကိစ္စနေတယ်ပြောမယ်ဆိုရင်ဒါနကောင်းမှုသူတစ်ပါးကိုပေးတယ်ကံနေသူတွေတန်းနေစွန့်နေကျေတယ်ဒါအလုပရဟိတပေါ့သူတစ်ပါးကိုရဝုဇ္ဇဆောင်ရတယ်ဓမ္မတရားဓမ္မတွေဟောပြပေးတယ်တရားစကားတွေပြောပြပေးတယ်တရားစာအုပ်တွေရေးထားတယ်ဒါအလုပရဟိတပေါ့ မလုပ်ပါရဟိတဆိုတာကမလုပ်တဲ့မလုပ်ထိုက်တဲ့အလုပ်အများကျစီးပွားပျက်စီးနေတဲ့အလုပ်ကိုမလုပ်ဖက်နေလိုက်တာကပါရဟိတဒါနသီလဘာဝနာကုသိုလ်ကိုကြည့်လိုက်မယ်ဆိုတော့သီလကုသိုလ်ဟာမလုပ်ပါရဟိတပဲသူများတဲ့တရားအခွင့်အလမ်းကြုံလာရင်စောင့်ကြည့်ပြီးတော့မသက်ဖက်နဲ့ရှောင်ကျင်လိုက်တဲ့တတ်တဲ့အလုပ်ကိုမလုပ်တော့ဘူးအဲ့ဒါကပါရဟိတဖြစ်နေတာအတခံမဲ့ပုဂ္ဂိုလ်တဲ့ချမ်းသာရရသွားတယ်ပါရဟိတအကျိုးရှိပါလားပေါ့အတမခံရသေးတဲ့ပုဂ္ဂိုလ်တို့ဘရောတတ်မလဲဆိုတာဆိုရင်ပူပန်စရာမလို့တော့ဘရောတတ်စိတ်ချမ်းသာတာလေမလုတာကူကပါရဟိတသူများတစ်စီခိုးတဲ့အလုပ်မလုတာကူကပါရဟိတသူတော်တာမရဲ့မြတ်မကျူလနာကောင်းကောင်းဖောက်ပြန်တာမလုတာကူကပါရဟိတလိန်နိုင်ညာရာမဟုတ်မှန်နာရီပြောဆိုတာမလုတာကူကပါရဟိတသိရည်သရက်တောက်စားတဲ့အလုပ်မလုတာကူကပါရဟိတအရက်တွေမှုပြီးတော့လမ်းနဲ့ဆဲဆိုပတ်ဝန်းကျင်ဘရောစိတ်ဆင်းရဲတာလေအရင်မတော့တော့ဘူးဆိုတော့ပတ်ဝန်းကျင်မှာဆဲဆိုတာအိမ်ကလူတွေကိုအော်လိုက်ရှိုက်လိုက်လှုပ်တာသဒ္ဒနာမရှိသဒ္ဒနာရှာတာတွေမလုပ်တော့ဆိုတော့ဘလောက်စိတ်ချမ်းသာသွားလဲမလုပ်ပါရဟိတာသီလကုသိုလ်ဆိုတာမလုပ်ပါရဟိတာသီလကုသိုလ်တစ်ခုတည်းနဲ့မကဘူးပေါ့လေကိုယ်ကအများကျိုးရှိအများအကျိုးနဲ့သက်ဆိုင်တဲ့လုပ်ငန်းတစ်ခုမှာတာဝန်ယူထားရတယ်ဒါပေမဲ့ကိုယ်လှုပ်တာလုပ်ငန်းမကျွမ်းကျင်လို့ပဲဖြစ်ဖြစ်စီမံခန့်ခွဲမှုမပြည့်စုံလို့ပဲဖြစ်ဖြစ်ကိုယ်နဲ့ဆက်ဆံနေတဲ့အပေါင်းပါကိုယ်ရဲ့လုပ်ဖို့ကံမြေတွေကအသုံးမချလို့ပဲဖြစ်ဖြစ်ကိုယ်လုပ်တဲ့အလုပ်ကအများကျူးဖြစ်သုံးမလာဘူးအများကောင်းကျိုးတဲ့လုပ်တာပဲအများကောင်းကျိုးမဖြစ်ခနဲ့အများဆိုးကျိုးဖြစ်သွားတယ်အဲဒီလိုဖြစ်တဲ့ဆင်အဲဒီလိုအများနဲ့ဆိုင်နေတဲ့အများကောင်းကျိုးနဲ့သက်ဆိုင်နေတဲ့အလုပ်ကိုကိုယ်မလုပ်တော့ပဲနေလိုက်တာကမလုပ်ပါရဟိတာတဝက်ပေါက်တယ်နော်အလုပ်ပါရဟိတာရဲ့မလုပ်ပါရဟိတာရဲ့အများကြီးရှိရရှိကြောင်ကိုကမလုံနိုင်ဘူးလုံနိုင်တဲ့ပုဂ္ဂိုလ်ကဘေးမှာဆင်းသင့်ရှိနေတဲ့ဆိုရင်လုံနိုင်တဲ့ပုဂ္ဂိုလ်အတွက်ကိုနေရာလေးဖယ်ပေးလိုက်တာကဘာဖြစ်သွားလဲပရဟိတာဖြစ်သွားတယ်အဲ့ဒါကိုဘာပရဟိတာလို့ခေါ်လဲမလုံပရဟိတာကိုကညနေချက်ထင်တွေးတော့နော်အလုံပရဟိတာမလုံပရဟိတာနောက်တစ်ခုထပ်ပြီးတော့ခွဲမယ်ဆိုရင်စွန့်ကျင်ပရဟိတာရဲ့စွန့်လွတ်ပရဟိတာရဲ့စာကဆိုတာကိုစာကဆိုတာကိုပဲခွဲလိုက်တာပါပဲစာကဆိုတာလေပရဟိတရဲ့သဘောပဲနော်စာကကိုရှိကဘာသာပြန်လို့စွန့်ကြည့်တယ်လို့ဘာသာပြန်လာပေါ့စွန့်ဖြတ်တယ်လို့လည်းဘာသာပြန်လို့ရတယ်စွန့်လို့တယ်ဆိုတာခင်မြောင်ပြန်လို့စွန့်လို့တယ်လို့ဖြစ်တာမဟုတ်ဘူးစွန့်ကြည့်တဲ့စာကရဲ့သဘာဝကစွန့်လို့တာပဲအဲ့တော့စွန့်ကြည့်ပရဟိတစွန့်လို့ပရဟိတစွန့်ကြည့်တယ်ဆိုတာကကိုသုံးလို့ပြည့်စုံပြီးပြီကိုခံစားလို့ပြည့်စုံပြီးပြီပူရှန်တာတွေကိုအများနဲ့ဝေမျှသုံးဆောင်တာအများအတွက်စွန့်ကြည့်လိုက်တာဆွင့်ခြင်းပရဟိတကိုယ့်ရဲ့သာဝန်ကြီးတမိုက်တို့လည်းခုမှပြည့်စုံပြီလားပူရှန်နေလဲဆိုတော့လိုအပ်နေတဲ့ပုဂ္ဂိုလ်တွေခွဲဝေပြုထမ်းတယ်လीအဲ့ဒါကြတော့ဗာမရဟိတလဲဆွင့်ခြင်းပရဟိတပူရှန်တာကိုဆွင့်ခြင်းတာဆွင့်ထတဲ့ပရဟိတကြတော့ပူရှန်လို့ဆွင့်ခြင်းတာမျိုးပူရှန်လို့အများအတွက်အကျိုးဆောင်လိုက်တာမျိုးမဟုတ်ဘဲနဲ့ကိုသုံးမဲ့ဟာတဲ့ကကိုမသုံးမဲ့ဆွင့်ထုတ်လိုက်တာကိုခံစားမဲ့အခြေကကိုမခံစားတော့ဘဲနဲ့ဆွင့်ထုတ်လိုက်တာအဲ့ဒါကြတော့ဆွန့်လွတ်ပရဟိတာဥပမာဆိုရပါစို့ခွေးလေးတောင်ကျွေးတာပဲဆိုကြပါစို့ကိုယ်ပိုက်တင်းအောင်စားပြီးတော့မှအသားတွေကုန်စားပြီးတော့အယိုးရင်းလေးတွေနဲ့ကျန်နေတဲ့ထမင်းနဲ့ကျန်နေတဲ့အယိုးရင်းလေးနဲ့နဲဖက်ပြီးတော့ခွေးလေးကျွေးတာကြတော့ဆွန့်ကျင်ပရဟိတာလားဆွန့်လွတ်ပရဟိတာလားဆွန့်ကျင်ပရဟိတာကိုယ်ပိုက်တင်းပြီလေအယိုးရောကိုယ်ကိုက်သေးလားကိုယ်မကိုက်တော့တဲ့အယိုးကြတော့မှခွေးကျွေးတာဆိုတော့ဘာပဲကျွေးလို့ပေါ့လေကျွေးတဲ့အတွက်ကုသိုလ်တော့ရပါတယ်စေတနာမေတ္တာလေးထားဒါမှမဟုတ်ပူရကျွေးတာမို့လို့ဆွန့်ကျင်တယ်လို့ခေါ်တယ်ဆွန့်လို့လေဆိုရကြတော့ကဲခွေးလေးလည်းပဲအယိုးကြီးစားနေရအသားလေးလည်းစားချင်ချာမှာပေါ့ကဲကိုစားမြဲတာကိုကဟင်းတုံးငါးတုံးစားတဲ့ဆိုရင်လေးတုံးလောက်ပဲစားပြီးတော့တထုံးအသားတုံးခွေးတော့ဖယ်ထားလိုက်ပေါ့သမင်းလည်းပဲကိုစားမြဲတဲ့ကတလုံးနှစ်လုံးတစ်စုံနှစ်စုံရှော့စားပြီးတော့ကိုစားမြဲသမင်းလေးကိုစားမြဲရှင်းလေးနဲ့နေဖက်ပြီးတော့ခွေးလေးကျွေးလိုက်တော့ဆွန့်ကျင်ပရဟိတလားဆွန့်နှုတ်ပရဟိတလားဆွန့်နှုတ်ပရဟိတချက်ထင်ပြီးတော့တွေးတော့နော်ဆွန့်ကျင်ပရဟိတလည်းရှိရမှာပဲဆွန့်နှုတ်ပရဟိတလည်းရှိရမှာပဲသူကနေမိတညာရဲ့ဘဝမှာဆွန့်ကျင်ပရဟိတဆွန့်နှုတ်ပရဟိတဘယ်ဟာကပူများတော့ဆွန့်ကျဲတာကဘယ်ဆွန့်လို့တာသိမရှိဘူးပေါ့ကိုငမ်းမခံဘူးပေါ့နော်သူကနေဟိုကိုကြောင့်ကိုဆိုတော့တိုက်တော့မပြောချင်ဘူးပေါ့တိုးတော့လည်းပဲပရဟိတနဲ့မတိုက်ပြီးတော့နီးမီလို့ရအောင်နီးယူလို့ရအောင်သူ့အကြောင်းနဲ့သူအံဝင်ခွင့်ကဆက်လာတော့လည်းထည့်ပြောရတာပေါ့တခါတည်းကျတော့ဖြူတကာလေးတွေကယင်းကြီးတဲ့တကာလေးတွေကမေးတယ်လေအရှင်မြတ်လောက်တော့ဘုံကြီးနေတာဘာကြောင့်လို့အရှင်မြတ်ကတောင်းတဲ့သိမ့်နဲ့ချီဆဲကနန်းရာကန်းနေတဲ့သူဒါလောက်အကြီးကျယ်သူနေလို့ဒါလောက်ဘုံကြီးတာဖြစ်မှာပေါ့လေပြောကြတော့အများမြင်တာထင်တာတဲ့တောင်းတဲ့သိမ့်နဲ့ချီပြီးတော့အများကြီးဆွတ်လွှတ်လှူဒန်းတဲ့ဒါနတွေကြောင့် ဒါနတွေကြောင့်ထဲကိုမစားဘဲနဲ့ကိုမသုံးဘဲနဲ့လှူတဲ့ဆွတ်နှုတ်တဲ့ဒါနတွေကြောင့်ပို့ပြီးတော့ပြည့်စုံတယ်လို့ဦးဇင်းကတော့ယုံကြည်တယ်။အဲ့ဒါလေးပြောလို့ရှိဆိုကြပါစို့နမနာတခုတရားတခုမှတော့ထည့်ပြောဘူးလားတော့မသိပါဘူးလေ။ကိုတောင်ပေါ်မှာဦးဇင်းတို့စရောက်ခါစတနည်းတောင်မကြည့်သေးပါဘူး။စရောက်ခါစတော့ကတထုံးမှာရောက်နေမှတော့တဘာနဲ့တော့ဆောက်တည်နေမှပြီးတော့ဟိုအေယာရီတိုင်းမှာကသီလရှင်လေးပါတောင်ပေါ်တက်လာ။သီလရှင်လေးပါပဲရှင်ရောက်လာတယ်ဆိုတော့မနေ့ဒီလေ7နှစ်ခွဲကြီးရောက်လာတာ။ဦးဇင်းတို့က7နှစ်ခွဲမှဆုံးဖုံးတာကို။အဲ့ဒါ7နှစ်ခွဲမှရောက်လာတော့ဟာဆရာလေးတို့ဆုံးဖုံးပြီလားလို့ပြီးတော့မဖုံးမရသေးဘူးလေ။ပြန်ဆင်းมาပဲဖုံးပြီးတော့မယ်ဆိုပြီးတော့တက်လာတာနဲ့နီးနီးလေးပဲမှတ်လို့တက်လာတာဝီကြီးဖြစ်နေလို့တဲ့အဲ့ဒါဆက်တဲ့နိုင်ကွယ်ဆိုတော့ဦးစင်းနဲ့ဘာစကားမှမပြောပဲချက်ချင်းပြန်ဆင်းမယ်ဆိုတော့သူတို့တဲတဲ့ဒီလရှင်ကြောင့်ဘလို့မှမမီတော့ပါဘူးဘုန်းကြီးကြောင့်ဒီလရှင်ကြောင့်ရှိတဲ့နေရာနဲ့ဦးစင်းတဲ့တုံးတဲ့ကြောင်းတွေက2မိုင်လောက်ဝီသေးတာအဲ့ဒါနဲ့ကဲကဲဆရာလေးတို့ဒီမှာပဲဆုံးဖုံးမှာတော့ဦးစင်းဖုံးမဲ့ဆွမ်းနဲ့ပဲညှပြီးတော့ဖုံးမိကြတာပေါ့ဆိုပြီးတော့အဲ့ဒါအဲ့ဒီတော့ကတော့ပကံဒီပါကြီးလည်းမရှိသေးပါဘူးချိန်ပါလာတဲ့သွန်ဖို့တဲ့တကလေးပို့တဲ့ဟင်းကြိုင်နေနေပဲအဲ့ဒါသီလရှင်၄ပါးတော့ခွဲပြီးပေါ့လေဟင်းမကန်တချို့လည်းနေနေပါပါပို့တာတော့ရှိတာပေါ့အဲ့ဒါကိုတော့ပို့တာကကိုတစ်ပါးစာပဲပို့တာနော်ကိုတယောက်စာကိုတစ်ပါးစာပဲအောက်ကျောင်းကနေချက်ပြီးတော့ပို့လိုက်တာအဲ့ဒီကိုတစ်ပါးစာပို့တဲ့သွန်ကြိုင်လေးကို၄ပါးပကံလေးကိုချိုင်းလေးရောရောထားတဲ့ပကံလေးကိုလည်းမှခွဲပြီးတော့ထည့်ပေးလိုက်တယ်ကိုတို့တော့ဇွန်လေးဒဇွန်စာလေးပဲနည်းနည်းလေးဇွန်လေးလေး၁၀စီးအစီ20လောက်ပါတယ်ဆိုလို့ပဲကိုပကံနဲ့ထည့်ထားလိုက်ပြီးတော့မှအရင်ကပါတယ်ဟင်းနေမှတ်မိတဲ့ကစွန်ရဲ့ကြော်လည်းပါတယ်လေအဲ့ဒါကျသားကျက်တိကျက်တိလေးလည်းပါတယ်ဝင်စိတ်သားနဲ့အာလူဟင်းလေးလည်းပါတယ်တခြားဟင်းလေးတွေလည်းနှစ်ခုလောက်တော့ပါမှာပေါ့အဲ့ဒါသားဟင်းလေးနည်းနည်းလေးပဲတူတဲ့ဆိုရင်လည်းပဲထည့်ပြီးတော့ကစွန်ရဲ့ဒီလည်းနဲ့ထည့်ကစွန်ရဲ့ကိုလည်းတိတ်များတယ်လို့တော့မဟုတ်ပါဘူးလေကစွန်ရဲ့ကဖွားလို့ရတာဆိုတော့ကစွန်ရဲ့ကိုကိုယ်စမ်းကန်နဲ့ထည့်ပြီးတော့အပုံကြီးလို့ထင်ရအောင်ဖွားထားလိုက်ဒီမှာပုံကလေးလေးပဲဆင်းနေဆရာကြီးတွေကလည်းတော့ဟာဘုန်းကြီးမစားဘဲနဲ့ငါတို့ကြွေးတယ်ဆိုပြီးတော့အဝင်ချောင်းမလားအဆောင်တော့လေအဲ့ဒါနဲ့သူတို့စားလို့ဖြောင်းအောင်ဆိုပြီးတော့ကိုယ်ပကံထဲမှာလည်းသမီးကြီးစွန်းနေဟင်းနေအများကြီးထည့်ထားပါတယ်လို့ထင်အောင်အမောက်ကြီးဖွာထားလိုက်ဖွာထားလိုက်ပြီးမှဆရာလေးလေးပါးကိုခွဲပြီးတော့ဟင်းကတော့ခွဲမပြီးတော့ဘူးဟင်းပကံကြီးအကုန်လုံးဆရာလေးကြီးရဲ့ဇပွဲမှာပဲထားပေးလိုက်အဲ့ဒါဇပွဲတော့မရှိသေးပါဘူးလေခြာဝင်မှာပဲပေါ့အဲ့ဒါဆွန်းဟင်းကိုဒီအကုန်လုံးချပေးထားလိုက်ဆွန်းပကံလေးကိုလည်းခွဲပြီးတော့ထားလိုက်တော့ဒီပကံစာစီလည်းတော့ရသွားတာပါပဲဆွန်းရင်မွေးလို့လည်းဆွန်းနေကိုတပါးသာဆိုပေမဲ့ခံရများလေးသိပြီးတော့ထည့်ပေးလိုက်တာဆိုတော့မဆိုးဘူးပေါ့နော်အဲ့ဒါလေးပါဖုံးပေးပါကြတာပေါ့အဲ့ဒီကုသိုလ်လေးဒီနေ့ထိအောင်မမေ့ဘူးဟောတော့ကိုယ်ဆွမ်းလို့ရတာလေတနည်းလို့မဆိုတော့ကိုယ်အငတ်ခံရတဲ့ကုသိုလ်လေးဆိုတော့မေ့ပါမလားဟိုငတ်ခဲ့လို့မမေ့တာတော့မဟုတ်ဘူးနော်ကိုယ်မစားတော့ဘဲနဲ့ဆွမ်းလို့ရတဲ့ကုသိုလ်လေးဆိုတော့ဒီညာလေးပိန်မောင်များစွာလှူနေတာလေးရှိတာပဲဆက်ဒိန်ခုကနဆေကနရာကနလူတဲ့ကုသိုလ်တွေရှိတာပဲဒါပေမဲ့လို့အဲ့လိုကိုမစားတော့ဘဲနဲ့ငတ်ခံဆွန့်ထုတ်ပြီးတော့လှူလဲရတယ်ဆွန့်ထုတ်လဲရတဲ့ကုသိုလ်လေးကြတော့ပို့ပြီးတော့တောင်းပီတိဖြစ်တယ်ကုသိုလ်ပီတိကုသိုလ်ပီတိဆိုတာကအရေးအတွက်များမှာမဟုတ်ဘူးနော်အရေးအတွက်နည်းနည်းလေးပဲမလဲစိတ်ပိုင်းဆိုင်ရာအရေးသေးကအားကောင်းနေတယ်ကိုဆွန့်ထုတ်တဲ့သဘောလေးတွေဟို50 100လူတဲ့ဟာတွေမှာအရေးသေးမကောင်းဘူးလို့တော့မဆိုလိုပါဘူးနော်ဒါပေမဲ့လို့အဲ့ဒါတည်းကြတော့ဆွန့်ကျဲတဲ့သဘောဖြစ်တယ်ဒါကြောင်မလေးတွေ့နေမှာကမှကိုသုံးကြမှာဘာမှမလိုတာဒါတော့လိုအပ်တဲ့နေရာတွေလူမှုရေးကိစ္စသာသနာရေးကိစ္စလိုအပ်တဲ့နေရာတွေဆွန့်ကျင်လှူဒါန်းရတာပေါ့ဒါပေမဲ့ဆွန့်ကျတော့ကိုမစားလို့ဖြစ်ပါမလားမရှိဘူးနော်အနည်းဆုံးတပကံတော့ဖုံးမှဖြစ်မှာပေါ့အဲ့ဒါတပကံမဖုံးမနဲ့တလုတ်ပဲဖုံးပြီးတော့ကိုစားနေရတယ်အကုန်လုံးဆွန့်လို့လှူဒါန်းလိုက်တဲ့ကုသိုလ်လေးကြတော့ရေဆွဲလေးနဲ့နေဆွဲလေးနဲ့မှတ်တမ်းတင်မထားပြီမဲ့စာအုပ်ထဲရေးမထားပြီမဲ့မသိတော့ပါဘူးဆွန့်နှပရိဟိတအဲ့ဒီလိုဆွန့်နှပရိဟိတလေးတွေကခဏခဏကြုံပါတယ်ဆွမ်းစနေသွားတယ်ဖြစ်ဖြစ်အများကြီးတော့နေသွားပါလေအဲ့ချိန်ကနေ့လယ်7နာရီနဲ့တနာရီကြားဆိုတော့အဲ့ဒီချိန်မှာတခါတည်းဟန်ပြေကိုကြည့်ရမယ်ဧည့်သည်မျိုးလေးတွေရှိတတ်တယ်ဧည့်သည်ကဒီကိုစားပြီးရင်စားတော့မယ်ဒါမှမဟုတ်ဆွမ်းကလည်းဘာမှမလုပ်နိုင်ဘူးဆိုတော့ကိုယ်ကရှော့စားလိုက်ရတယ်လေဆွမ်းစားကလည်းဘယ်သူမှဝင်ခွင့်မရှိတော့ဘယ်သူမှလည်းကိုယ်ဆွမ်းရှော့စားမှမသိပါဘူးအနည်းကကပ်ပြန်တော့တယ်ဒီအဲ့ကြောင့်သူကလည်းမရှော့မစားနဲ့ရှော့မစားနဲ့လူတွေကအောက်ရောက်မစားနဲ့ရပါတယ်ပါတယ်သူကဘင်းကပြောတာပေါ့ဒါပေမဲ့ကိုယ်ကအပေါ်မှာစားမယ်ဆိုတာသိရတဲ့နေ့တော့ကိုယ်ကဝါအောင်မစားရက်ပါဘူးစားခြင်းစိတ်လည်းမရှိပါဘူးအဲ့ဒါနဲ့ဆွန့်နှုတ်ပြီးတော့ကိုယ်ဆွမ်းစားဆွန့်လျှော့စားတာလည်းမနေပါဘူး။ဆင်းလျှော့စားတာမုန်းလျှော့စားတာဒီဝိနည်းလျှော့စားတာလည်းမနေဘူးပေါ့နော်။ဟလာသေးသေးကြောင့်ဒီမတရားကရှည်သွားလိမ့်မယ်လေ။အဲ့ဒါဆွန့်ခြင်းပရဟိတာဆွန့်နှုတ်ပရဟိတာဆိုလိုက်ပေါ့သူ့လိုအပ်ချက် ွန်းလွန်ပရဟိတဆိုရလေပစ္စည်းဥစ္စာဆွန်းလွန်တာတစ်ခုရဲ့ဆိုလိုတာမဟုတ်ဘူးနော်ကိုရပိုင်권ရှိတဲ့ကိုရစင်ရထိုက်တဲ့အခွင့်အရေးကိုမယူတော့ဘဲနဲ့ဆွန်းလွန်တာလေဒါဆွန်းလွန်ပရဟိတပေါ့ဘာစကားဝတ်တက်ပြီးတော့ကိုကနေရာလေးတစ်ခုရထားတယ်ကိုထိုင်မဲ့ဆိုရတာပဲလေဒါမှမဟုတ်တကြီးရိုးတွေ့လို့ပဲဖြစ်ဖြစ်ရဟန္တာငါတွေ့လို့ပဲဖြစ်ဖြစ်ကိုဝင်ဆောင်ပြီးခင်ဗျတွေ့လို့ပဲဖြစ်ဖြစ်အာနှွဲတဲ့အာနှဲတဲ့ကျမ်းမကြီးမကောင်းတဲ့ဒီနန္ဒပုဂ္ဂိုလ်တွေတွေ့လို့ပဲဖြစ်ဖြစ်ကိုကနေရာလေးဖယ်ပြီးလိုက်တဲ့ဆိုလေသံသောပရဟိတာဖြစ်သွားတာပဲကိုယ်တို့တော့သာပြီးတဲ့နှစ်98ခုနှစ်ပတ်ဝန်းကျင်လောက်ကပေါ့လေကိုယ်တို့အထက်ညာလေးသားကိုထီးကျိုင်းမြို့နယ်ဘက်ကရွာတရွာကသံသောပရဟိတာလေးတစ်ခုဖြစ်ခဲ့ဘူးလေကိုဝင်ဆောင်ပြီးခင်ဗျာရည်စည်လာစီနဲ့မွေးဖွားကံဒီဘိုက်တွေနာနေတော့ညာကြီးမိုးချုပ်သူ့ရွာမှာကလည်းဒီတာဖွားကံမရှိမွေးဖွားမဲ့ပုဂ္ဂိုလ်မရှိတော့မွေးဖွားပြီမဲ့ပုဂ္ဂိုလ်တာဖွားကံရှိတဲ့တခြားရွာကိုသွားရတာအဲ့ဒီရွာနဲ့ခုရွာနဲ့ဂျာမကညကြီးတစ်ခုချားနေတော့ညာကြီးမိုးချုပ်လည်းပဲမတတ်သာဘူးမွေးဖွားမဲ့ကိစ္စဆိုတော့သွားရခင်မွန်တယ်လည်းပါတယ်တခြားအစင်းမျိုးအမျိုးသား၃ယောက်လည်းပါတယ်အသက်ဆန်းခန်းနဲ့ရွယ်ကိုယ်တိုင်ကြောင့်သာခလေးတယောက်လည်းပါအဲ့ဒါလေလော်တဲ့သူကလော်ပြီးတော့ဟိုဘက်ကံသွားတာပေါ့လေတော်ရင်လည်းကန်ဆိုးကျင်တော့မြေလေကောင်တော့လည်းရောက်ရောလေရင်းမုံတန်းကြီးကြလိုင်းတွေကကြည့်လေတွေကထမ်းလေတွေကလူပေါ့အဲ့ဒါလေနဲ့တစ်ဖက်ကိုတင်းတင်းဆုတ်ထားကြရတာအဲ့ဒါလေလေမောင်းတဲ့သူကလေလော်တဲ့သူကပြောတယ်ဒီလေတွေကတယောက်ယောက်ဆင်းမှာပဲဒီလေအလူတွေအကုန်လုံးအသက်ရှင်မယ်တယောက်ယောက်မဆင်းတော့အားလုံးပြေးကြတော့မှာပဲဘယ်သူမှလည်းမဆင်းရဘူးဆင်းဖို့တတိကုန်မရရေကူးဘလောက်ပဲကြောင်းချင်းကြောင်းချင်းဒီလောက်ကိုဆိုင်းကြည့်လေးထန်ဖြစ်နေတဲ့အချိန်ရေးတဲ့ဆန်းလိုက်ပြီးမှပဲဘူးအဲ့ဒီအချိန်မှာပဲဘလုံးမှမျောလင့်မထားတဲ့ချစ်ရလေးတခုဖြစ်သွားတာကိုရန်ကြောင်သာဆန်းကန်းနေရမောင်ထိန်လင်းဆိုတဲ့တကားလေးကဝုန်းငနဲ့ဆိုလေးဘွားကနေရေထဲခုန်ချဆင်းပြီးတော့အသက်ပေးလိုက်တယ်ကိုဝင်ဆောင်မိခင်ရဲ့ကိုဝင်မိခင်ရဲ့တွင်ကတိသားလေးရဲ့သားသမီးရဲ့ခုနကကျန်တဲ့မျိုးသား၃ယောက်ရဲ့လေးသမားရဲ့အားလုံးရဲ့အသက်ကိုသူ့အသက်နဲ့လဲပြီးတော့ဆွန့်နှုတ်လိုက်ပါတယ်သူများရဲ့အသက်ကိုဆန္ဒရပေးလိုက်တယ်ပေါ့ဆွန့်လွန်ပရဟိတမဆင်းရှားဘူးလားသူ့အသက်ကိုဆွန့်လွန်တာတော့ဆွန့်လွန်ပရဟိတကပစ္စည်းဥစ္စာတွေအခွင့်အရေးတွေဆွန့်လွန်နေမှာကောက်ဘာပါဆွန့်လွန်ရမှာလဲနောက်ဆုံးကြတော့အသက်ကိုတောင်ဆွန့်လွန်ရမှာအသက်ကိုတောင်ဆွန့်လွန်မှာဆိုတော့ပစ္စည်းဥစ္စာတို့ပိုင်ဆိုင်မှုတို့ရပိုင်ခွင့်တို့ဆိုတာဘာလို့မဆွန့်လွန်နိုင်ရမှာလဲပရဟိတစိတ်တဲ့ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဆွန့်လွန်ပရဟိတကိုလည်းဝမ်းမြောက်ဝမ်းသာနဲ့ကိုဆောင်ရွက်ပါလေနာတိယုတ်ထုတ်ထက်ခွဲလိုက်မယ်ဆိုရင်လူတိသူတိပရဟိတရဲ့လူမတိသူမတိပရဟိတရဲ့ခွဲလို့မရဘူးလားလူတိသူတိပရဟိတကတော့သူပြောကြမလို့ပေါ့လေဘယ်နေရာမှာဘာလူတွေဘယ်သူကိုဘာလူကိုကြီးဆောင်ဆောင်လိုက်တယ်ဘိဗောင်မင်းကလူတွေပြီးကြတာပေါ့လူတိသူတိပရဟိတလူမတိသူမတိပရဟိတဆိုတာကတော့ကိုကျိုးဆောင်လိုက်တဲ့ပုဂ္ဂိုလ်ကံရှင်ဦးတယောက်ထဲရင်တယောက်ထဲပဲပြီးတယ်ဒါကြတော့လူတွေကိုကျိုးဆောင်နေဆိုရင်ပေါ့အချိန်ရရလေသူများပြောဖို့မလိုအပ်ဘူးပြောလဲမပြောတဲ့နာမျိုးတွေလည်းရှိတာပေါ့အဲ့ဒီခါကျတော့ဒုက္ခရောက်နေတဲ့သူတယောက်ကာယကံရှင်တယောက်ထဲပဲသိတယ်အကူညီမျိုးကိုကပေးတယ်ဆိုလေလူမသိသူမသိပရဟိတဖြစ်သွားတာပဲအဲ့ဒါနေမကသိဘူးပေါ့လေဥပမာဆိုပါတော့ဟိုခန်းထဲမှာရင်ကောင်လေးတစ်ကောင်ကအပြင်းထွက်ချင်းနေတယ်မှအလင်းရောင်ရှိတဲ့နာမှန်သားလေးအတင်းတိုးတယ်ဒါမှမဟုတ်မှန်ကလည်းပိတ်ထားတယ်ဒါမှမဟုတ်ချင်းလုံးစကားပိတ်ထားတယ်ဆိုတော့ရင်ကောင်လေးတွေချင်းကလေးတွေပြားကောင်းလေးတွေအပြင်းထွက်လို့ရရဲ့လားမရဘူးဟုတ်တော့သူတို့နေရာတိုးစီသူ့အတူအားလုံးဝင်လာတာပဲနေပါစေဆိုပြီးတော့ပြစ်ထားမှလားရင်ကောင်းလေးချင်းကောင်းလေးအပြင်ထွက်နေအောင်လုပ်ပေးမှလားအပြင်ထွက်နေအောင်လုပ်ပေးရမှာကျလုံးစကားလေးဖွင့်ပေးလို့ပရင်းမောက်လေးဖွင့်ပေးလို့ချင်းလေးတွေရင်လေးတွေအပြင်ပြန်ထွက်နေအောင်လုပ်ပေးရမှာတခါတည်းကျတော့ငှက်ကလေးတွေပါလေးတွေဝင်လာတာလည်းရှိသေးတယ်နော်နောက်ဒီရဲ့ဘိုင်းမှာကိုယ်ပဲငှက်ကလေးဦးစင်းအခန်းထဲဝင်လာလို့ထုတ်ပေးရတာတို့ရင်ကောင်းလေးတွေချင်းကောင်းလေးတွေထုတ်ပေးရတာဒီအများကြီးပါပဲဒီနေ့ကိုပဲကြုံခဲ့ရသေးတာပဲအဲ့တော့ရင်ကောင်းလေးတွေကလည်းတစ်ခါတည်းကကြတော့ဥစဉ်တော့မှမလဲခဏခဏကြုံတာပေါ့ရင်လေးတွေလက်ကြလေးတွေဟိုတစ်ခါတည်းကတော့ပစုပ်ပဏီကောင်းလေးတွေတုပ်လို့ရှိရင်တော်တော်နားတဲ့ကောင်းလေးတွေရောပေါ့အဲ့တော့မှန်ကိုတင်တူနေချင်းလုံးစကားကိုတင်တူနေကိုကမြင်တော့လည်းပဲလက်ကံမောက်ရင်းနဲ့ခပ်ခွားခွားလေးအုပ်ပြီးတော့သူတို့မသိအောင်ဖမ်းပြီးတော့လွတ်လွတ်ပေးရတာပေါ့ကိုလွတ်ပေးလိုက်လို့ဝမ်းမြောက်ဝမ်းသာနဲ့ပြန်သွားတာကြည့်စိတ်တော်တော်စိတ်ချမ်းသာကိုကောင်းတာနော်ဒါမှမဟုတ်အဲ့ဒါလူသိရလားမသိဘူးအဲ့ဒါလူမသိသူမသိပရဟိတလေလုံးရတယ်လူသိတဲ့ပရဟိတမျိုးမှလောက်မှာမဟုတ်ဘူးတခါတည်းကျတော့လေအကောင်လေးတွေကလှုပ်ပေးမှန်းသိလို့လားမသိပါဘူးလာလာတိုးနေတာခဏခဏနော်ထားမှာလဲဆိုမှဟိုဘက်ကြီးဒီဘက်ကြီးပေါ့သူတို့နဲ့ဆော့တို့တောင်ဖြစ်နေမနေ့ကပဲရင်ကောင်လေးတောင်အဲ့လိုပဲရေချိုးကန်းနဲ့ရောက်နေလို့အသာလေးဖမ်းပြီးတော့ပြင်ထုတ်ပြီးအပြင်ရောက်သူကတမ်းမပြန်သေးဘူးလေအမလေးကြီးပေပောင်လေးမှနားပြီးတော့ကိုယ်ပဲလှည့်ကြည့်နေလိုက်သေးဘာကိုကျေးဇူးတင်တဲ့ကျေးဇူးတင်စကားများပြောသလားတော့မပြောတတ်ဘူးပေါ့အဲ့လိုမျိုးကတော့ခဏခဏကြုံပါတယ်ပြားကောင်းလေးလေးတို့လှုပ်ပေးလိုက်ဆက်ချင်းမပြောင်းဘူးလေကိုယ်ပဲတစ်ခါတစ်ခေါက်ပြန်လှည့်လာသေးတယ်ပြီးတော့မပြန်သွားတာ အဲ့ဒါနဲ့မနေ့ကရင်ကောင်းလေးကြီးသေးပါမှနားပြီးကိုယ်လှည့်ကြည့်နေလို့ကိုယ်ကလည်းပဲစိတ်ကလေးအဲ့ဒီလိုတော်တော်လေးပဲပဲရှင်းရှင်းလေးဖြစ်နေတော့လက်ကလေးကပြပြီးတော့ရင်ကောင်းလေးရတတာဆိုတော့တတတောင်ပြလိုက်သေးလူမသိသူမသိပရဟိတဗြဟ္မပြောစရာကောင်းတယ်လေရင်ကောင်းလေးရတတာဆိုတတတလို့လို့တောင်ကောင်းတာနော်ဒီလိုပြောလိုက်တော့အော်ဘုန်းကြီးစိတ်ပေါက်နေလားမသိဘူးထင်ထင်ပါပေါ့ပြောတဲ့တဘာနဲ့နီးပြီးကောက်သွားလားမသိဘူးပေါ့လေမဟုတ်ပါဘူးတကယ်ကိုဝမ်းလိုက်ရင်ကောင်းလေးကိုယ်ကြည့်နေတာဟုတ်မော့ပြီးတော့အဲ့ဒါနဲ့ကညနာလေးဆက်ကြည့်ပြီးလေလုတ်ကြိုက်ပြီးတော့ရင်ကောင်းလေးတက်တာပြောလိုက်ရတာပေါ့လူသိသူသိပရာဟိတရေလူမသိသူမသိပရာဟိတရေပရာဟိတတွေဒီအခွင့်မဲ့ဆိုမကုန်နိုင်တော့ဘူးနော်လက်တန်တူပရာဟိတရေလက်တန်ရှိပရာဟိတရေလက်တန်တူပရာဟိတဆိုတော့ကိုတနိုင်လေးပေါ့ကိုယ်သိမသားချင်းတွေကပဲဖြစ်ဖြစ်တရားရောကဘုမကျောင်းမတက်နိုင်ဘူးဆိုရင်ကိုယ်ကကျောင်းထားပြီးတယ်လက်တန်တူပေါ့အများကြီးကတော့ကိုယ်ကလုံးမပြီးနိုင်ဘူးလေအဲ့မကိုလုတ်ပေးနေသလားတူတူပြောက်သေးပဲဖြစ်ဖြစ်လုတ်ပေးတဲ့ဆိုလက်တန်လူပရိဟိတပေါ့ခုနရင်ကောင်းလေးတွေပါလေးဆယ်ပေးတာလေလက်တန်လူပရိဟိတပါပဲတခါတည်းကျတော့ရေရင်တက်မယ်လို့ကြေကွက်ထဲကရေထဲမှာအကောင်လေးတွေညောနေတာလည်းမရှိဘူးလားဟိုတော့သူဆော့ပြီးတော့ကြာတာနေပစီဆွဲပြီးတော့ကျင်းကလေးဆွန့်ကျင်ကြီးတွေဆွန့်ပြီးတော့ရေခလုတ်မောင်းချလို့ဖြစ်ပါမလားပရိဟိတစိတ်နဲ့မရှိတဲ့လူကတော့မောင်းချပြလိုက်မှာပဲပေါ့မောင်းချလိုက်တော့ဟိုကမသေးသေးဘူးဆိုရင်ရေနှစ်တရံနဲ့အတူတူပဲနော်အဲ့ဒါဖြစ်ရောကကိုလည်းပဲရေနဲ့ရေဘေးနဲ့တွေ့ကြုံပြီးတော့ပြင်ရမှာပဲအဲ့ကွာဆယ်လိုက်ရမှာပေါ့ကွာအရေးကြီးနေလို့ထွက်ချင်းနေပြီမဲ့အောင်းထားပြီးတော့ကဲရတာပဲနော်အဲ့လိုမျိုးလေခဏခဏကဲကဲဘူးတာတွေရှိပါတယ်ရင်းကြပါတယ်အဲ့ဒီလိုတွေ့ရင်လေလေးလူမရှိပါနဲ့ဥပ္ပခါမလုပ်လည်းပါနဲ့ကဲတင်လိုက်ကြပါလက်တန်တူပရဟိတာလက်တန်ရှိပရဟိတာလက်တန်ရှိပရဟိတာဆိုတာကတော့ကိုကတန်းနေတယ်ဆိုတော့ကြေကြေပြန်ပြန်အကျိုးဆောင်တာပေါ့နောက်တစ်ခုထပ်ခွဲမယ်ဆိုရင်ဟိုရှိမှတော့နှစ်ခုနှစ်ခုစီခွဲတာအခုနောက်ဆုံးတရားလေးနေကုန်ချုပ်ပါတော့မယ်နှစ်နာရီလေးပြည့်တော့မယ်ဆိုတော့နော်ယူယူပရဟိတရေအရှင်မြင့်ပရဟိတရေအချူအရှင်မြင့်ပရဟိတရေတို့ပရဟိတက၃မျိုးရှိကြတယ်ယူယူပရဟိတဆိုတာကကိုမိပါကြီးကိုညီကောင်မောင်တို့မှကိုဆွေမျိုးသားချင်းရဲ့အကျိုးစီးပွားရက်ဆောင်ပေးတာကြတော့ယူယူပရဟိတပဲဒါကတော့သူတို့ကိုယ်လုံနိုင်ကြတယ်လူ့ဝတ္တရားကြည်ညိုအောင်ချမ်းဆောင်ခြင်းနဲ့တာဝန်သိတာဝန်ရှိတာကိုတာဝန်သိတဲ့သူတိုင်းဆောင်ရွက်နိုင်ကြတဲ့ပရဟိတယူယူပရဟိတအစင်းမြန်ပရဟိတကြတော့ကိုယ်နဲ့ဆွေမျိုးသွေးသားဘာမှမတော်ဆက်တဲ့ဒဇိန်ကြီးရဲ့ကောင်းကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းပေးတဲ့ကောင်းကျိုးချမ်းသာတွေကိုရွှေဆောင်ပေးတာကြတော့အစင်းမြန်ပရဟိတ။ဘာလို့ဆွေမျိုးကျိုးဆောင်ရတဲ့ဆိုတော့ချိန်ချိန်ကိုယ်ကိုလည်းကျန်နဲ့ကြီးလို့မယ်ဆိုတဲ့အတ္တဟိတသဘောလေးလည်းတစ်ခါတည်းကြတော့ပါတတ်တယ်လေ။မပါဘူးပဲထောင်းပေါ့လေ။နေပဲကြီးမြောင်းတဲ့ကြောင့်ယူယူပရဟိတ။ဆွေမျိုးသွေးသားမတော်ရဲ့အကျိုးစီးပွားရွှေဆောင်ပေးတာကြတော့အစင်းမြန်ပရဟိတ။အထူးအစင်းမြန်ပရဟိတကြတော့ကိုယ့်ရဲ့ဆွေမျိုးသွေးသားတော်ဆက်တဲ့သူတွေကိုပဲရှိဖြစ်ရှင်မျိုးတို့ကမတော်ဆက်တဲ့လူတွေကိုပဲဖြစ်ဖြစ်အားလုံးရဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်ပြည့်စုံအောင်ရင့်ကျက်ဖွံ့ဖြိုးအောင်ဆောင်ရွက်ပေးတယ်ပရဟိတခုနရိုးရိုးပရဟိတနဲ့အစင်းမြန်ပရဟိတကရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုပဲဖြည့်ဆည်းပေးတာအထူးအစင်းမြန်ပရဟိတကြတော့ခုနရိုးရိုးကပုဂ္ဂိုလ်တွေရောအစင်းမြန်ကပုဂ္ဂိုလ်တွေရောပုဂ္ဂိုလ်အားလုံးပေါ်မှာရုပ်ပိုင်းဆိုင်ရာလိုအပ်ချက်ဖြည့်ဆည်းပေးတာနဲ့မကတော့ပဲနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေပါဖြည့်ဆည်းပေးတယ်ရာဂဝိညာဉ်တုတ်တန်တို့သိခာပဒတုတ်တန်တို့တိုင်းကြည့်လိုက်တိုင်းပေါ့ကိုယ်ကိုယ်တိုင်းလည်းကိုယ်ကျင်တရားနဲ့ပြည့်စုံအောင်ယူသားတယ်သူတစ်ပါးကိုကျင်တရားနဲ့ပြည့်စုံအောင်လဲဆောင်ရွက်ပေးတယ်ကိုကိုတိုင်းလည်းပဲလောဘဒေါသစတဲ့ကိလေသာညင်အောင်ယူသားတယ်သူတစ်ပါးလည်းပဲလောဘဒေါသစတဲ့ကိလေသာညင်အောင်ဆောင်ရွက်ပေးတယ်ဆိုပါတော့ခုဒီလိုတရားဝဲကြီးတွေကျင်းပါတယ်ဆိုတာအထူးအဆင့်ရင်ပရဟိတာဒီတရားနာမဲ့တဲ့ဆွေမျိုးသူသားတရားဝဲစီစဉ်သူတွေရဲ့ဆွေမျိုးသူသားတရားဟောသူရဲ့ဆွေမျိုးသူသားပါရင်လည်းပါမယ်ဆွေမျိုးသူသားမဟုတ်တဲ့သူလေးလည်းအများကြီးပါတာပဲဘသူရဲ့မေဝါရဲ့ဘသူအတွက်ရဲ့လို့ကန့်သတ်မထားတော့ဘဲနဲ့အားလုံးစိတ်နှလုံးအေးချမ်းကြပါစေအသိဉာဏ်တိုးပွားကြပါစေကုသိုလ်တရားပြည့်စုံကြပါစေမေဖို့လေးပံမျက်မှောက်ပြုနိုင်ကြပါစေသစ္စာဗန္ဒနီယကောင်းကျိုးချမ်းသာအကျင့်မင်္ဂလာဖြာဖြာနဲ့ပြည့်စုံကြပါစေဆိုတဲ့မေတ္တာကရုဏာပရဟိတစိတ်ဓာတ်ကလေးနဲ့ပြုလိုက်တဲ့တရားအလှဝဲဟာဘာပရဟိတလဲအထူးအစဉ်ချင်းပရဟိတထူးရဖြစ်အောင်နော်ဘောဆိုစိတ်ဓာတ်နဲ့အသိဉာဏ်ပိုင်းဆိုင်ရာလိုအပ်ချက်ကိုဖြည့်ဆည်းပေးတာမို့လို့အထူးအစဉ်ဖြင့်ပရဟိတာဒါကြောင့်ဆိုဟိုနောက်ဆောင်မလေးတစ်ခုဆိုလိုက်ရအောင်ပရဟိတာမှာကိုယ်အကျိုးတဲ့ဘာမှမျှော်လင့်တာမပါပဲမမျှော်လို့ရလိပဲဆိုတဲ့အကြောင်းသူတွေ့ပြီလေကိုရလေစိတ်နေအေးများကြီးသူတွေ့ပြီလေကိုရလေစိတ်နေအေးများကြီး တဘုဒ္ဓကပရဟိတဆိုတာသာထားလဲအလိုလျောက်ပရဟိတမှာကိုပဲစားသုံးသူဝေယူသူအာမိသူဟောမှာစိတ်စိတ်ဆန္ဒထားပြီးတော့ပုံပစ္စည်းအကောင်းဆုံးဖြစ်အောင်လုပ်နေတယ်ဆိုရင်ကိုယ်ဆိုင်ရေရှည်တည်တတ်မအောင်မြင်ဘူးလားအောင်မြင်တယ်သာသာဆိုင်ဆိုင်ရှိတဲ့ဆိုတော့တဆိုင်ကရှေ့မှာတော့ကောင်းကောင်းမွန်မွန်ပြင်ဆင်ထားပါရဲ့နောက်ကမှအသေးရွယ်ဒီသံဃာတွေကြံမြမောချလို့ချရင်းနေတလောင်းလောင်းဖြစ်လို့ဖြစ်ဝယ်စားတဲ့သူကတော့နောက်မှရင်းတလောင်းလောင်းနဲ့ကြံမြမောချထားမှမသိပါဘူးနောက်တဲ့ဆိုင်ကျတော့အဲ့လိုမဟုတ်ဘူးသာရတော့ဖြာရီကိုမြည်ကြံမြမောမှချမထားဘူးအပေါ်မှာပဲစနေတရတသက်ရရထားတဲ့အုပ်ဆောင်ကလေးနဲ့အုပ်လို့ရှင်၎င်းမှမနာစီရဘူးတသက်ရရတန်းတန်းရှင်းရှင်းလှုပ်ထားတယ်စေတနာရင်းတူရလားမတူဘူးရေရှည်မှာကျတော့ကျန်းကျင်မောမချပဲနဲ့စိတ်စည်နာကောင်းကောင်းနဲ့ကိုမြင့်စည်းကိုတန်တန်ရှင်းရှင်းလုပ်တယ်စသဆိုင်ကတက်သွားတာပဲဝယ်ယူတဲ့သူကကျန်းကျင်မောမချတာသိလို့လားပရဟိတစိတ်တိုင်းကြောင့်လားပရဟိတစိတ်တိုင်းကြောင့်ပဲအကြီးသေးမကောင်းတဲ့ကိုမြင့်စည်းရင်းရှင်းဘူးမှအားမပေးပါဘူးမသိခင်သာအားပေးခြင်းပေးမယ်အကြီးသေးမကောင်းမှပစ္စည်းတွေခိုးထားမှခိုးထားမှသိပြီဆိုရင်တော့အကြံသာလုပ်ထားမှဂွင့်ရထားမှသိပြီဆိုရင်တော့အားမပေးတော့ပါဘူးအဲ့ဒါချဲ့ပြောမဆိုရင်အများကြီးပေါ့နော်တို့တဲ့လေးကိုရလေအများကျိုးဆောင်နေကိုကျိုးအများကျိုးဆောင်ကိုကျိုးအောင်ပေါ့လေဒါတွေကရှင်းပြကြမလို့ပါဘူးကံကံရဲ့ကျိုးယုံကြည်ပိတာတရားဆိုတဲ့တချောင်းနဲ့စေတနာဆိုတဲ့တချောင်းနဲ့ဆောင်ရင်ပြည့်စုံပြီးတဲ့လူတွေဆိုတော့ပြောကြလို့ရလားမလို့တော့ဘူးအဲ့တော့အဲ့ဒီလိုကုသိုလ်တရားတွေရိုက်ပြီးတော့ဘုသူပဏ္ဏကကောင်းကျိုးရရုံမကောက်ကိုယ့်ရဲ့စိတ်ပါအေးချမ်းသွားတာတခါတော့ကပြင်းဦးလေမျိုးမှာတခါဟိုတယ်တဲခုကံပါရှင်တခါတယောက်နဲ့တခါမတယောက်အမတန်စိတ်ဆင်းရဲနေကြတယ်ကျွန်တော်ကလည်းနှစ်လောက်ကသားလေးဆုံးသွားလို့ပေါ့အဲ့ဒါဆုံးတဲ့ချိန်အစားပြီးတော့ပြုံပြုံရှင်းရှင်းရဲရဲမောမောလုံးဝမရှိတော့ဘူးငကောကဆိုရင်တကမကြီးကစန်းနီယာတီးတာလည်းတော်တယ်တချင်းဆိုလည်းတော်တယ်စန်းနီယာလေးတီးလို့ဆွေရင်းမျိုးတွေဧည့်သည်တွေပေါ်မှာစန်းနီယာလေးတီးပြတချင်းလေးဆုံးပြပြုံပြုံရှင်းရှင်းနေခဲ့ကြတာသားလေးဆုံးကလေးကမျက်နှာမတော်မြန်နဲ့အမြဲတမ်းညွန့်နှွမ်းနေကြအဲ့ဒါတနေ့ကျတော့ရန်ကုန်ကတက္ကသိုလ်ကျောင်းသားတောင်ကအဲ့ဒီတက္ကသိုလ်ကမှသွားတဲ့တက္ကသိုလ်ကဆိုမဲ့ကြီးကြီးလှုပ်ထားမှုအိမ်ပုံစံမဲ့လှုပ်ထားတာအဲ့တော့တေးကြအကြောင်းဆုံးလည်းပြီးသွားတော့သူတို့အေးအေးဆေးဆေးပဲနေကြတာပေါ့လေအဲ့ဒါသုံးရက်နောက်နေ့ရောက်ကြတော့ပထမနေ့ဒီမှာအေးအေးဆေးဆေးပဲသုံးရက်နောက်နေ့ကြတော့နောက်ထပ်ရောက်လာတဲ့တငယ်ချင်းတစ်ခုနဲ့တွေ့ပြီးတော့ပြန်မတော့ကြစားကြပြောကြပါကြပေါ့ပြောလာတဲ့အရှင်မူလာတဲ့အရှင်လေးကရှိသေးတော့အိမ်မြတ်တိုက်ခွန်ကပြန်ရတော့လေမူလာတဲ့အရှင်လေးနဲ့ပြောကြပါကြငကောကစန်းနီယာခလုံကိုခုံကိုပိတ်ထားတာမတီးတော့ဆိုပြီးတော့ပိတ်ထားတဲ့စန်းနီယာခုံဖွင့်ပြီးတော့ခလုတ်လေးတီးကြအချင်းလေးဆိုကြကကြဆိုတော့အင်းရှင်မျိုးသားမျိုးသမီးစိတ်ဆင်းရဲဒကမကြီးကဘာမှမပြောနိုင်ရလေးပြီးပြီးတော့စိတ်ဆင်းရဲတဲ့အကြည့်လေးနဲ့ကြည့်နေဒါသာကတော့ဝင်ပြီးတော့ပြောတယ်မောင်ရင်တို့ရေချိုးချိုးသားသားပါပဲမောင်ရင်တို့ရေသတိသညာကြီးတော့မသိကြပါနဲ့အဖတောင်းမှမှာလေကွဦးတောင်းမှမှာလေကွအဲ့တော့အကြောင်းကျိုးကလည်းပဲဝိတာတယောက်ကနေတစ်ဆင့်သိထားမိတာဆင့်နေတော့တကယ်ချင်းနေ၃ယောက်စိတ်ဆင်းရဲသွားကြညနာလေးချက်ချင်းကိုညှို့ကြသွားနှင်းသက်မိသွားကြငိုင်းသွားကြအမူးလေးပါကြည့်ပြီးတော့သွားတာပေါ့အဲ့ဒီမှာတဲ့ဓမ္မကြီးကသူတို့တွေခုနတက်ကြွရှင်လန်းနေရကနေငိုင်းကြသွားတာကြည့်ပြီးတော့သနာတဲ့ကရုဏာစိတ်ကြီးဝင်သွားတယ်။မိကိစိတ်ကလေးဝင်သွားတယ်။ပါးလေးလိုစိတ်ကသဘောထားပြီးတော့အဲ့ဒီမှာတွေပြုံးကြပြီးတော့စัญญาခလုတ်စီလာပြီးတော့သူကိုယ်တိုင်စัญญาခလုတ်လေးကိုတို့ဒီပြီးနေတီးတီးကြည့်ပြီးတော့မှလူငယ်ကျက်တစ်ချင်းလေးတို့တီးပြီးတော့စုပြလိုက်တယ်။ပထမတော့တငယ်ချင်းတို့ကလည်းခင်မွန်းချင်းတဲ့ပုဂ္ဂိုလ်ကအန်အော်ပြီးကြည့်နေတာပေါ့။ကြည့်နေရင်ကနေအားလုံးကတစ်ချင်းလေးဝိုင်းဆုပ်ပြီးတော့ပြေပပါကထုံလိုက်ကြတယ်တဲ့။အဲ့ဒီနေ့ကစပြီးတော့အဲ့ဒီတခါနဲ့အဲ့ဒီတခါမှရင်ထဲကတော့ကဆူလေးလေပြေကြောင့်ပါကြောက်သွားပါလေ။ဘာကြောင့်လဲဆိုရင်ပရဟိတစိတ်တဲ့သူတစ်ပါးရဲ့ကောင်းကျိုးချမ်းသာကိုပေးခြင်းနဲ့စိတ်တဲ့လေးကြောင့်ကိုယ့်ရဲ့ကောင်းကျိုးချမ်းသာတွေပြည့်စုံသွားတာပဲ။ဟိုမကြခင်ကျဘက်ကကွယ်လွန်သွားတဲ့ဂျွန်ပေါ်ပြောသလိုပေါ့နော်။ပေါ်ဟမ်မီဂျွန်ပေါ်ရဲ့အဆုံးမိနေတဲ့ကတခုကိုသူတို့ထုတ်ကြတယ်လေ။မေတ္တာတရားဟာစိတ်ဓာတ်ကိုလည်းပြောင်းလဲစေတယ်။ငြိမ်းချမ်းခြင်းတွေကိုလည်းသေဆောင်လာပေးပါတယ်။အခုဒကာကြီးနဲ့ဒကာမကြီးရဲ့ပရဟိတစိတ်တဲ့မိခင်စိတ်ပရဟိတစိတ်တဲ့လေးကြောင့်နဲ့တိုင်တိုင်ဆန်းသားခဲ့တဲ့တောကဝေဒနာတွေပြောက်ပြီးတော့တောကစိတ်ဓာတ်ဟာလုံးဝပြောင်းလဲသွားပါတယ်။သူတို့ရဲ့ဘဝလေးဟာလည်းငြိမ်းချမ်းသွားပါတယ်။အဲကြောင့်သူတက်ပြီးလေကိုရလေစိတ်နေအင်းညာကြီးပရဟိတလည်းလှုပ်ရှင်တဲ့စိတ်ကပေါ်ရပြီလား။ပရဟိတနောက်ဆုံးညီကုန်းချုပ်နေတဲ့ပြောမှဆင်ပရဟိတလည်းလှုပ်တဲ့နေရာမှာအရေးကြီးတာကပြီးခိုင်ခြင်းဆိုတဲ့ခန္တီတရားလက်ကင်ထားဖို့လေလိုသေးတယ်။များကျိုးဆောင်ရဲဆိုတော့အဖွဲ့စည်းနဲ့ဆောင်ရဲဆိုတော့အဖွဲ့စည်းချင်းချင်းအယူအဆမတူများရတဲ့အခါလဲစူးကြမူးကြနဲ့သိခံကြအဖြစ်ဖြစ်ပြီးကြုံရတာပဲဒါမှမဟုတ်ကိုလုပ်တဲ့အလုပ်ကိုအကောင်းဆုံးပြောတဲ့ပုဂ္ဂိုလ်တွေဝေဖန်ကြပုတ်ခတ်ကြဆွဆွကြကဲကြတယ်ဆိုလေစိတ်ဆင်းရဲကြရတာပဲ အဲ့ဒါဒီကိုသိခံနိုင်မှုလိုပါလေနိုင်ငံတစ်ခုကတည်းကဒီအောင်ပရဟိတလှုပ်တော့တာတနည်းတော့အလူခံဆက်တယ်ပရဟိတအတွက်ဘယ်သွားလူခံလဲဆိုတော့ဖဲဝိုင်းမှာသွားလူခံတာဖဲဝိုင်းမှာနိုင်တဲ့သူဖြစ်သွားပြီးတော့လူခံတာမိမမဲ့ကလေးတွေအတွက်လူပါအဲ့ဒီလည်းပြောရဖဲဝိုင်းနိုင်တဲ့သူကအလူခံနဲ့ပရဟိတလှုပ်တဲ့တခါလေးရဲ့တခါရဲ့မျက်နှာကိုဒသွေးနဲ့ထွေးပြလိုက်ဖွင့်တဲ့သူကသိခံပါလေဒသွေးလေးအသာအရာပုတ်သက်တုတ်ပြီးတော့မိတ်ဆွေကျေးဇူးတင်ပါတယ်ကျွန်တော်နဲ့ထိုက်တန်တဲ့ဆုလက်ကိုမိတ်ဆွေကပြီးပြီးပါပြီအခုကျွန်တော်ကမိဘမဲ့ကလေးတွေနဲ့ထိုက်တန်တဲ့ဆုလက်ကိုမိတ်ဆွေကြီးကတောင်းပါတယ်မိဘမဲ့ကလေးများအတွက်အပြုအမူထည့်ပါအပြုအမူရတော့မထက်ခနဲ့တေးထန်းထန်းကြီးကြီးရေးရေးထိုက်ပြီးတော့လူခန္ဓာဟိုတွေနဲ့ထွေးလိုက်တဲ့လူစိတ်ကနေလုံးဝပြောင်းလဲသွားတယ်ပြောင်းလဲသွားပြီးတော့သူအဲ့ဒီနေ့ဖဲဝိုင်းက